အဋ္ဌာညာနေတကွာစัจจဝလနန္ဒမှာရှိကြတဲ့လူနဲ့ဓမ္မတတဝအလုံးကိုရောစိတ်ပါဓမ္မထာနာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2004ခုနှစ်ဒီဇင်ဘာလ20ရက်ရန်ကုန်မြို့စံချောင်းမြို့နဲ့အောင်ချမ်းသာရက်ွက်သီရိမင်္ဂလာလန်ကံမြင့်ကျောင်းတိုက်တွင်ကံမြင့်ကျောင်းတိုက်တရားဝဲဆင်းမြောက်ရေးဝရဝတ်အဖွဲ့နဲ့တရားဝဲအဖြစ်ရှင်များပူးပေါင်းစီစဉ်ဆင်းရင်ကျင်းပါလေကိုခင်မောင်ကြီးဒေါက်တင်သောမူ Princess Hotel မိသားစုရဲ့ဓမ္မဒါနတရားအလှူအမတ္တဒါနအနိုင်နိဗ္ဗာန်အလှူဓမ္မတွင်မှာတရားနှစ်တရေလို့အမည်ပေးထားတဲ့တရားတို့နဲ့ဓမ္မဒါနတရားအလှူပေးသူမှဖြစ်ပါလေ။တရားလူရှင်နေနဲ့တရားအလှူမပေးသူဖြင့်တရားလူခံပုဂ္ဂိုလ်များနေနဲ့တရားအလှူမခံယူခြင်းတရားပရှင်စစ်တော်မူတဲ့တပည့်ညုမြတ်စွာဘုရားရှင်ကိုသူရရှိရဲ့အရဟံဂုဏ်တော်ပေါင်းများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အားလုံးနဲ့လည်းဥစီထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ဒီပေ3မျိုးတစ်မျိုးကို3ခေါက်စီညီညီညာညာပေါင်းများလိုက်ကြပါအ
ရဟံဧဘသီစီနောမူသောမြတ်စွာဘုရားအရဟံဧဝတိသီလမူလမြတ်စွာဘုရားအရဟံဧဝတိသီလမူလမြတ်စွာဘုရားအရဟံသိက္ခာယေနတိသံမူလသူရမူလမြတ်စွာဘုရားအရဟံသိက္ခာယေနတိသံမူလသူရမူလမြတ်စွာဘုရားအရဟံသိက္ခာယေနတိသံမူလသူရမူလမြတ်စွာဘုရားအရဟံသံမူလသေနံဘေကောမြတ်စွာဘုရားအရဟံသံမူလသေနံဘေကောမြတ်စွာဘုရားအရဟံသံမူလသေနံဘေကောမြတ်စွာဘုရား
မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါင်းများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေခြားထားပြီးတော့မျက်လုံးလေးတွေဖိတ်မထားပဲဖွင့်ထားပြီးတော့ခြိုင်တဲ့ဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်တာတဲ့ဣရိယာပုဒ်နဲ့ဆန္ဒစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားခေါင်းစဉ်ကပါတယ်လေ။
တ
ရားနှစ်တရားတော့ပါစေ။တရားနှစ်တရားအပြည့်ဆုံးပြောမယ်ဆိုရင်တော့နှစ်တရားနှစ်တရားနှစ်တရားနဲ့တရားကိုနှိုင်းချင်ပြီးတော့ခေါ်ထားတဲ့တရားပါ။ဘလိုနည်းနဲ့နှစ်တရားအသက်ရှင်ရတာထက်ဘလိုနည်းနဲ့တရားအသက်ရှင်ရတာကပိုပြီးရင်းမြတ်တယ်လေဆိုတဲ့အကြောင်းဟောကြားထားတာပါ။နှစ်တရားအသက်ရှင်ရတာထက်တရားအသက်ရှင်ရတာကပိုပြီးမြင့်မြတ်အောင်ဘလို့နေထိုင်မလဲဆိုတာနဲ့ပတ်သက်လို့မြတ်စွာဘုရားရှင်ကဘဝနေနည်းခုနှစ်နည်းခေါ်ကြထားပါတယ်။ကာရတရုပ်တုတ်တန်တစ်ခုထဲမှာပဲသူ့ပေါင်းပြီးတော့ခေါ်ကြထားတာတော့မဟုတ်ဘူး။သူ့နေရာနဲ့သူ့ပုဂ္ဂိုလ်နဲ့သူအခြေအနေသင်္ခါတရားဒေသအားလျော်စွာပြီးသားစီခေါ်ကြထားတာပါ။တက္ကရာကတနည်းအားတက္ကရာကတနည်းအားတခါတကတပုဂ္ဂိုလ်နဲ့တခါတကတပုဂ္ဂိုလ်သူ့ပုဂ္ဂိုလ်နဲ့သူသူ့နေရာနဲ့သူပဲအဲဒီလိုသူ့နေရာနဲ့သူတခါတကဟောကြားထားတဲ့တရားတွေကိုပဲသူရတရားပေါင်းစုပြီးတော့ဘဝနေနည်းခုနှစ်နည်းခါတာ၆ပုဒ်ထဲကဘဝနေနည်းခုနှစ်နည်းထွက်ပေါ်လာပါတယ်ယောသဝတ္တတံဇီဝေဒုတိယောအတ္တမဟိတောဧကံဟံဇီဝိတံဇီယောသီလဝန္တတဇာယိနောသဗ္ဗယချင်းတခါတာဒီတခါတာဒီကိုယ်ကိုယ်ပြညာဟောကြားထားတဲ့တရားဒေသနာတော်တွေကိုနှစ်တရားဆိုတဲ့သကလုံးတရက်ဆိုတဲ့သကလုံးလေးတွေသူကြီးကပါဝင်နေတဲ့အတွက်သူရတရားပေါင်းစုပြီးတော့နှစ်တရားအသက်ရှင်ရတဲ့ဖြင့်တရက်အသက်ရှင်ရတာကပူပြီးမြင့်မြတ်အောင်နေထိုင်ရမယ့်ဘဝနေပြီးခုနှစ်နည်းဆက်လာပါတယ်ပထမဆုံးရသဆက်ရှင်ရဲ့အဆုံးမှာကတော့သီလမရှိသူရဲ့နှစ်တရားအသက်ရှင်ရခြင်းဖြင့်သီလရှိသူရဲ့တရက်တာအသက်ရှင်ရခြင်းကအဆောက်အအုံများစွာပူပြီးမြင့်မြတ်ပါလေ။ဒီဆုံးမှလူကြောင်းနဲ့မလား။ယောသဝတ္တတံဇီဝေဒုတိယအတ္တမရှိသောဆိုတဲ့ကာထာတွေကဒုတိယရေသီလဝန်သက်တာရေဒီပါဠိနှလုံးကိုကြည့်ပြီးတော့မြန်မာလူပြန်မိထားတာပါ။သီလမရှိသူရဲ့နှစ်တရားအသက်ရှင်ရခြင်းဖြင့်သီလရှိသူရဲ့တရက်တာအသက်ရှင်ရခြင်းကအ ဆာပေါင်းများစွာပူပြီးမြင့်မြတ်ပါတယ်ဒီသုံးပါးလေးကိုကြည့်ပြီးတော့ကောက်ချက်ဆွဲလိုက်ရဆိုရင်တရားအသက်ရှင်ရတဲ့ဖက်တရားအသက်ရှင်ရတဲ့ကပူပြီးမြင့်မြတ်အောင်ဘယ်လိုနေထိုင်ရမှာလဲဘာနဲ့နေထိုင်ရမှာလဲသီလနဲ့နေထိုင်ရမှာသီလရှိရှိနေထိုင်မယ်ဆိုရင်တရားဆိုတရားမြင့်မြတ်တယ်သီလမရှိဘဲနဲ့နေတယ်ဆိုရင်တော့တရားမကဘာစိတ်တရားအသက်ရှင်နေတော့မှမမြတ်ပါဘူးဒီဒီဆုံးမလေးဒီပဲအနေငယ်ချက်ထွင်ပြီးတော့စဉ်းစားကြည့်ကြရမှာပေါ့သီလရှိမှမြင့်မြတ်တယ်လို့ဆိုတော့သီလဆိုတာဘာကိုပြောတာလဲသီလဆိုတာကိုယ်နဲ့နှုတ်ကိုစောင့်ချိန်တာပါပဲကိုယ်နဲ့မလုပ်တဲ့မန္တမယမလုပ်တဲ့မလုပ်ထိုက်တဲ့မန္တမယဘာမှမလုပ်တာနှုတ်နဲ့မပြောတဲ့မပြောထိုက်တဲ့မန္တမယဘာမှမပြောတာကိုသီလလို့ခေါ်ပါတယ်တိလလို့ဆိုလိုက်စီ၅ပါးတိလ၈ပါးတိလ၁၀ပါးတိလစသည်အချင်းရည်တည်ပြီးမြင်လိုက်ကြတာပေါ့အဲ့ဒါဒီလေတိလတွေပါပြီဒီဝိညာဉ်ပုဂ္ဂိုလ်ကြီးနဲ့အမြဲတမ်းဆောင်ဖျားမဲ့တိလဆိုရင်ဘာတိလတွေတော့၅ပါးတိလအဲ့ဒီလိုဆိုတော့ကိုယ်ဆောင်ဖျားမဲ့တိလဟာ၅ခုပဲရှိနေတယ်လို့ထင်စရာဖြစ်နေတယ်အလုံး၅မျိုးပဲနည်းနည်းလေးပဲလို့ထင်စရာဖြစ်နေတယ်မှန်ကတော့ဒီ၅ခုမှာတစ်ခုချင်းတစ်ခုချင်းမှာအသေးသေးတွေကအများကြီးရှိတယ်အချက်လက်တွေကအများကြီးရှိတယ်အရင်ကရဏဘယ်ဆိုကြပါစို့ခိုးတဲ့တဲ့နေရာမှာခိုးတာလေးကတစ်ခုလေးရှိတာမဟုတ်ဘူးခိုးနေဘယ်နှမျိုးလို့ကြားမလို့40လားမာယာ40လေးရောပုဂ္ဂိုလ်နေနော်ဟာခိုးနေ25မီဆိုပြီးတော့လက်ဆောင်ပြခေါ်ထားတယ်အဲ့တော့ခိုးနေ25မီဆိုတော့25မီခေါင်းစဉ်လောက်ရှိရင်ကို25ခုရှိနေတာနော်အဲ့ဒီခေါင်းစဉ်25ခုတစ်ခုချင်းမှဆိုတာအများကြီးရှိတာသူများရဲ့အိပ်ကြိုလေးတင်တက်ပြီးတော့ခိုးတာလေခိုးတာပဲစရင်စီကြီးရတင်လာလဲခိုးတာပဲပုံစံကြီးကြည့်ရလားမတူဘူးနော်တသိန်းနဲ့ကုန်ကြတဲ့လုပ်ငန်းသူကလုပ်ပြီးတော့နှစ်သိန်းကုန်ကြပါတယ်လို့တင်လိုက်တယ်ဆိုရင်လည်းခိုးတာပဲမဟုတ်ဘူးလားခိုးတာပဲနော်ဒါမှလည်းလူတွေကတော့အဲ့ဒါခိုးတယ်လို့ထင်ကြရဲ့လားမထင်ဘူးနော်ကြံ့ရည်ထင်ကြီးကောင်းတယ်လို့ပဲထင်ကြတာပေါ့အကြံမှန်ကောင်းတယ်လို့ထင်ကြအောင်လားခွင့်မိတယ်လို့လည်းပြောကြတာပေါ့လေအဲ့ဒါတွေကဘာတွေပဲတော့ခိုးတာပါခိုးတာတွေအဲ့လိုအပြင်ပေါ့လေအားလုံးကလည်း၅ချက်တည်းရှိတယ်ထင်နေမယ်၈ပါးလုံးကလည်း၈ချက်ပဲရှိတယ်ထင်နေမယ်၁၀ပါးလုံးကလည်း၁၀ချက်ပဲရှိတယ်ထင်နေမယ်အချက်ချင်းနဲ့တချင်းမှာသိပေတဲ့ကအသိဉာဏ်နဲ့အများကြီးရှိတာဆိုတော့လူရင်းလေးပြောလိုက်လို့ဆိုရင်တော့ကိုယ်နဲ့မလုပ်တဲ့မလုပ်ထိုက်တာမှလည်းဘာမှမလုပ်တာသီလပဲနှုတ်နဲ့မပြောတဲ့မပြောထိုက်တာမှလည်းဘာမှမပြောတာသီလပဲလူလေးတွေကလုပ်တော့မယ်ဆိုရင်ဒါလုပ်တဲ့လားမလုပ်တဲ့လားဉာဏ်လေးနဲ့စဉ်းစားကြည့်လိုက်ပေါ့မလုပ်တဲ့နာပဲလို့သူကသိလိုက်တဲ့ချိန်မလုပ်နဲ့မလုပ်တဲ့မှန်တရားတွေနဲ့လုပ်တဲ့ချိန်သီလပြတ်သွားတာပေါ့စကားလေးတခုပြောမယ်ချိန်ဒါပြောတင်တယ်လားမပြောတင်ဘူးလားဉာဏ်ထိုင်တော့ရှိတယ်ဗုဒ္ဓတာထိုင်တော့ရှိတယ်ဆိုရင်သိနိုင်တာပါပဲဒီစကားလေးကတော့မပြောတင်ဘူးပြောတင်တဲ့စကားနဲ့ဖြစ်စီကောင်ဘူးဒီနေ့မပြောတင်သေးဘူးမနေ့ကမှပြောတင်တယ်အခုနိုင်ရင်မပြောတင်သေးဘူးနောက်တစ်နိုင်ရင်မှပြောတင်တယ်နောက်တစ်နိုင်ရင်မှပြောတင်တဲ့စကားအခုပြောလိုက်ရင်လည်းသီလပြတ်သွားတာပဲမနေ့ကမှပြောရမယ့်စကားဒီနေ့ပြောလိုက်ရင်လည်းသီလပြတ်သွားတာပဲမလုပ်တဲ့နာမှန်သမျှမလုပ်တာမပြောတဲ့နာမှန်သမျှမပြောတာသီလပါပဲအဲ့ဒါသီလရှိပြီးတော့တရားအသက်ရှင်တာကသီလမရှိပဲနှစ်တရားအသက်ရှင်တာချက်ပို့ပြီးတော့မြင့်မြတ်ပါတယ်ဘာဖြစ်လို့မြင့်မြတ်တာလဲသီလရှိလို့မြင့်မြတ်တာပေါ့နော်အဲ့ဒါဘယ်ချက်လဲဆိုပေါ့လေ။ဘာကြောင့်လဲ၊ဘသူလဲ၊ဘလူလဲ၊ဘယ်တုန်းကလဲ၊ဘယ်နေရာမှာလဲစသဖြင့်ဘာချက်လို့ဆိုတာရှိတယ်မလား။မှန်ပါဘူး။ဘာလို့လဲပေါ့။အဲ့တော့ဘာချက်လို့လဲနဲ့စစ်ဆေးကြည့်ရမှာပဲ။အဲ့ဒါ၆လုံးလုံးကကိုယ့်ကိုအေးပြီးတဲ့အိမ်ထဲမှာစစ်ဆေးပေါ့လေ။ဒီနေ့တော့ဘာကြောင့်လဲဆိုတာစစ်ဆေးရမှာပေါ့။တာရကလေးကြီးပြောမယ်ဆိုတော့ဘယ်တုန်းကလဲ။ဒီလိုရှိတဲ့မြင်မြင်ခဲ့တာဘယ်တုန်းကဘလူဖြစ်ခဲ့ဘူးလို့လဲ၊ဘသူလဲ။စသဖြင့်ပေါ့လေပြောမယ်ဆိုတော့အများကြီးပေါ့နော်။ဒီလိုကြည့်ပြီးတော့အသက်ရှင်ရတာကမြင့်မြတ်တဲ့စကားကိုအကြောင်းပြမယ်ဆိုရင်အကြောင်းပြချက်တွေကအများကြီးရှိတာပါဘူး။အဲဒီတက်ကတစ်ချက်နှစ်ချက်လောက်ပြောမယ်ဆိုရင်ဒီလိုရှိမှစိတ်အေးချမ်းလို့မြင့်မြတ်ပါတယ်။ဒီလိုရှိမှစိတ်အေးချမ်းတဲ့အတွက်ဒီလိုရှိပြီးတော့တရားအသက်ရှင်ရတာကတရားမရှိဘဲစိတ်တရားအသက်ရှင်ရတာထက်ပိုပြီးမြင့်မြတ်ပါတယ်။ဒီလိုမရှိတဲ့ပုဂ္ဂိုလ်ဒီလိုမရှိဘူးဆိုတာကကိုယ်နဲ့မလုပ်တဲ့မလုပ်ထိုက်တာတွေလုပ်ထားတဲ့ပုဂ္ဂိုလ်နှုတ်နဲ့မပြောတဲ့မပြောထိုက်တာတွေပြောထားတဲ့ပုဂ္ဂိုလ်အလုံးမားတွေအပြောင်းအလဲရှိနေတဲ့ပုဂ္ဂိုလ်ကဘရောမှာစိတ်အေးချမ်းမှုစိတ်ပူလောင်နေတာပဲဝိပရိဒါရလို့ခေါ်တဲ့နောင်တတကပူပန်မှုတွေဖြစ်နေရတယ်။ငါမလုပ်တယ်မဲ့လုပ်လိုက်ပြီ။ငါမပြောတယ်မဲ့ပြောလိုက်ပြီ။ငါလုပ်လိုက်ပြီချင်းငါပြောလိုက်ပြီချင်းနဲ့ ကိုမှားခဲ့တဲ့အလုပ်ကိုမှားခဲ့တဲ့ကြိုးရီးတွေတတိယပြီးတော့စိတ်နှလုံးမပူလောင်ရဘူးလား
ရပါပြီ
ပူလောင်ရတယ်မိသွားမှာပဲလို့မချင်လိုက်ပါနဲ့မမေ့ပါဘူးအလုပ်မှားတဲ့ပုဂ္ဂိုလ်အပြောမှားတဲ့ပုဂ္ဂိုလ်ဟာကိုမှားကိုမကြာခဏမဟုတ်တော့မှတစ်ချက်တစ်ချက်တတိယတတ်ပါတယ်ကြီးကြီးမားမားအပြောမှားအပြူမှားတွေလောက်ထားတဲ့ဆိုရင်တော့မကြာမကြာကိုတတိယနေတော့တာပဲကိုယ့်ရဲ့အလုံမှကိုယ့်ရဲ့ကြောမှလူကြီးတတိယကြီးဆိုတာနဲ့စိတ်ပူလောင်မှုဆိုတာဖြစ်သွားတာပဲစိတ်ပူလောင်မှုဖြစ်ပြီဆိုရင်စိတ်တည်ငြိမ်မှုလည်းမဖြစ်တော့ဘူးဒီလိုဒီလိုဦးထဲမှာကြီးကြီးတွေထည့်ပြီးတော့အောက်ကနေမိတတ်လိုက်တော့ကြီးတွေပူမသွားဘူးလား
ပူသွားပါဘူ
းပူရုံနဲ့ပူရလားလှုပ်တော့လှုပ်မနေဘူးလား
ဆူဖို့မဆူလာပါ
ဘူးဒီဘက်ဆူလာပြီဆိုရင်ကြီးဟာငြင်းငြင်းလေးမနေတော့ဆုတ်သွားတယ်ကြီးကြီးတွေတော့ကလည်းကြီးကငြင်းနေပူလည်းပူလာပြီဆိုရောကြီးတွေဆုတ်သွားတယ်အဲ့ဒီလိုပဲစိတ်နှလုံးပူလောင်နေပြီဆိုရင်စိတ်ကတည်ငြိမ်မှုရှိတော့ရောက်ရက်ထက်နေတော့တာပဲစိတ်ပူလောင်ရင်စိတ်မတည်ငြိမ်ဘူးစိတ်မတည်ငြိမ်ဘူးဆိုရင်လည်းသိတဲ့သိထိုက်တာတွေမတည်တော့ဘူးစိတ်တည်ငြိမ်မှသိတဲ့သိထိုက်တာတွေသိနိုင်တာဒါကြောင့်စိတ်သီလမလုံးဘူးဆိုရင်စိတ်ပူလောင်ရတယ်စိတ်မအေးချမ်းဘူးစိတ်မအေးချမ်းတော့စိတ်မတည်ငြိမ်ဘူးစိတ်မတည်ငြိမ်တော့အသိဉာဏ်မထွက်တော့ဘူးဒါကြောင့်မလို့သီလရှိမှသမာဓိရှိတယ်သမာဓိရှိမှပညာရှိတယ်လို့ပြောကြတာပေါ့သီလသမာဓိပညာသိက္ခာ၃ရပ်မှာသီလကအခြေခံပဲသီလမရှိတော့စိတ်မရှိချမ်းမှုလေစိတ်မရှိချမ်းတော့စိတ်မတည်ငြိမ်တော့သမာဓိမရှိတော့ဘူးပေါ့စိတ်မတည်ငြိမ်တော့သမာဓိမရှိတဲ့အတွက်အသိဉာဏ်မထွက်ပဲပညာလည်းတုံ့သွားပါတယ်သီလသမာဓိပညာသိက္ခာ၃ရပ်မပြည့်စုံဘူးဆိုတော့ကိုယ်လိုလားတောင့်တာတယ်အဲ့ဘုံနိဗ္ဗာန်သွားနိုင်မရနိုင်တော့ဘူးပေါ့သီလရှိတာကပုံပြီးတော့ညံ့တယ်ဘာကြောင့်လဲသီလရှိမှစိတ်အေးချမ်းလို့ဘယ်ပေါ်နေမနေသလားအမထားနိုင်အောင်လောလောဆယ်အသက်ရှင်နေတဲ့မှာစိတ်ပူပူလောင်လောင်နေရတယ်နဲ့စိတ်အေးအေးချမ်းချမ်းနေရတာဘယ်ဟာပူကောင်းလဲစိ
တ်အေးချမ်းနေရတာကောင်းပါလေ
စိတ်အေးအေးချမ်းချမ်းလေးနေရတာပူကောင်းပါလေအသက်ရှင်နေတဲ့မှာစိတ်အေးချမ်းနေမှာဒီကံဒီမှာလဲစိတ်ကလေးကအေးချမ်းနေမှာစိတ်ကလေးကအေးချမ်းနေမှာလဲကောင်းရာသုတိကိုရောက်မှာပေါ့တချို့ကသုံးရှိကြတယ်လူကပဝင်းချင်းမှာသီလကလည်းမလုံးဘူးမဟုတ်တာမနာအကုန်လုပ်တာပဲမကောင်းမှုတွေပြုလွန်ထားတာပဲဒါပေမဲ့တစ်ဖက်ကလည်းကုသိုလ်ကောင်းမှုတွေကပြုထားတယ်ဘုရားတွေပြဲလို့ကြောင်းလေးဆောက်လို့တထိန်လေးခင်းလို့ပေါ့ဟောကဲ့ဒီမှာကလည်းဖြင့်သီလကလည်းမလုံးပါဘူးမကောင်းမှုတွေလည်းအကုန်လုပ်ထားတာပဲဒါပေမဲ့ကုသိုလ်ကောင်းမှုတွေကလည်းအများကြီးလုပ်နေတာဆိုတော့သူတို့လုပ်ထားတဲ့မကောင်းမှုတွေသူတို့မေ့နေတော့ပါဘူးသူတို့လုပ်ထားတဲ့ကုသိုလ်ကောင်းမှုတွေပဲအများအန်းတည်ရပြီးတော့ပြင်းတော့ကောင်းရပဲရောက်မှာပါပဲကုသိုလ်ကောင်းမှုတွေမှာတွေ့နေရတဲ့မကောင်းမှုပြုသူတချို့ကောင်းမှုနဲ့တွဲပြီးတော့မကောင်းမှုပြုသူတချို့ကိုမြင်တဲ့အခါမှာအဲ့ဒီလိုမတွေးမိတတ်ကြဘူးလား
တွေးမိတတ်ကြပါ
တွေးမိတတ်ကြတယ်သီလကလည်းမလုံးဘူးမဟုတ်တာတွေအများကြီးလုပ်ထားတယ်ကုသိုလ်ကလည်းတစ်ဖက်ကတွဲပြီးတော့လုံးနေတယ်ဒီကနေ့ကျတော့ကုသိုလ်အယုံချင်မလားသီလပြတဲ့အကုသိုလ်တွေချင်မလား
သီလပြတဲ့အကုသိုလ်တွေချင်တတ်ပါတယ
်ချင်တတ်ပါလေလားချင်ပါလား
ချင်ပါပါဗျာ
ဘာဖြစ်လို့လဲ
အကုသိုလ်ကများနေလို့ပ
ါဗျာအကုသိုလ်ကလည်းများနေဆိုရောကဲတလမှာအကုသိုလ်က10ရက်လုံးမယ်လေကုသိုလ်ကရင်း20လုံးမယ်လေကဲကုသိုလ်ကများသွားလားအကုသိုလ်ကများသွားလားကုသိုလ်ကများသွားတယ်ဒါကြောင့်ဒီကနေ့ကျတော့ဘာထင်ပါတော့လူတွေတနေ့တနေ့တွေ့ကြတဲ့ကိုယ်စိတ်ကလေးကိုပြန်ကြည့်လိုက်ပေါ့တနေ့တနေ့အဆင်ပြေတာတွေတွေ့တာများလားအဆင်မပြေတာတွေတွေ့တာများလား
အဆင်မပြေတာတွေတွေ့တာများပါလ
ားဟောအဲ့လိုလားကျင်းနေစရာနဲ့မကျင်းနေစရာနဲ့ဘာတွေတွေးတာများတော့မကျင်းနေစရာတွေတွေးတာများတယ်စိတ်ရဲ့သဘာဝကအဲ့ဒီတိုင်းရှိတဲ့အတွက်အကုသိုလ်နဲ့ကုသိုလ်လုပ်ထားတာတွေအဆုံးရှိနေပေမဲ့တကယ်တကယ်ကြီးကြတော့အကုသိုလ်အာယုံကပိုပြီးတော့ခြင်းလာမှာသေသေးမောင်မောင်အကုသိုလ်လောက်ပဲဆိုရင်တိတ်ခြင်းချင်းမှခြင်းမှာပေါ့အကုသိုလ်တွေကသေသေးမောင်မောင်ကုသိုလ်ကကြီးကြီးမားမားဆိုရင်ကြီးမားတဲ့ကုသိုလ်တွေကပိုခြင်းချင်းနဲ့ခြင်းမှာပဲမူသေးတော့ပြောလို့မရဘူးအကုသိုလ်ကလည်းဒီနည်းတည်းနဲ့လုပ်ထားတဲ့ဆိုရင်တော့ဒီပြန်လို့ရမှာမဟုတ်ပါဘူး။ရှင်လေးတောင်တတ်ထားတဲ့အကုသိုလ်မျိုး၊ပြောစိတ်လေးတောင်ခြေထားတဲ့အကုသိုလ်မျိုးလို့ဆိုရင်တော့လေမိမိကြောက်ကြောက်ဖြစ်ရောပေါ့။ရှင်နေပါလိမ့်မတတ်ဘူးလား။ဒါမဲ့ဘယ်နေ့ကဘယ်ရှင်လေးဘလို့တတ်ခဲ့တယ်မှတ်မိရလား။မှတ်မိ
ပါဘ
ူး။မှတ်မိဘူး။ခွေးတောင်တတ်ဖူးတဲ့ဆိုရင်တော့မှတ်မိတယ်နော်။လူတယောက်တတ်ဖူးတဲ့ဆိုရင
်ဟိုမှတ်မိ
ဘူး။ဟိုမှတ်မိတယ်။လူတွေအများကြီးတတ်ဖူးတဲ့ဆိုရင်ပို့ပြီးတော့တောင်မှတ်မိတာပေါ့။ဒါဆိုတခြားကုသိုလ်တွေရှိပေမဲ့အဲ့ဒီလိုကြီးမားတဲ့အကုသိုလ်ကျွလွန်တာတွေကိုပို့ပြီးတော့သိနေရဘူးလား
တတိယနိုင်မှာ
တတိယနိုင်နေတော့ဘေးလူကြီးနေတာသူမေးလောက်ပါဘူးသူမေးလောက်ပါဘူးသင်တာကာယကံရှင်ကမမေးပါဘူးအ အသက်ရှင်နေစမှာကိုမကြမ်းမကြမ်းတတိယတဲ့အတွက်ဒီကနေ့ကျတော့လည်းတတိယလာပြီအသက်ရှင်နေတဲ့ဆရာကခန္ဓာကိုယ်များပြီးွားနေတဲ့အချိန်ပေါ့စိတ်အားပြီးွားနေတဲ့အချိန်အဲ့ဒီအချိန်မှာတော့မကြမ်းမကြမ်းတတိယတဲ့ဆိုမှတော့ကိုယ်အားလည်းရော့စိတ်အားလည်းရော့နေတဲ့ဒီကနေ့ချိန်မှာပို့ပြီးတော့တတိယမှာပဲကုသိုလ်ဆိုတာကလည်းအများဖြင့်ပြုပြီးရင်ပြုတော့မဲ့ပြုလိုက်တာပဲပြုပြီးရင်ကုသိုလ်ရင်းနှွေးအောင်နှွေးတဲ့တွေကရှားပြီအခုတို့ကြတော့တမင်ဒီဝိဇ္ဇတာမလို့လွေးလွေးမနေဘူးလားကိုလိုတာနဲ့မကောင်းမှုတွေပဲမကြမ်းမကြမ်းတတိယရတယ်သူများကခုပေါ်စောကောင်းဘောကလုပ်ခဲ့တာတွေဆိုလေမိလို့ကိုမရဘူးဂျင်းကကဒီလိုပြောခဲ့ဘူးလေဂျင်းကကဒီလိုလုပ်ခဲ့ဘူးလေဂျင်းကကဒီလိုစောကောင်းခဲ့ဘူးလေငါကြည့်ကူမကြည့်နိုင်ဘူးအဲ့လက်ကြရင်တော့မလွေသရမ်းနဲ့ခွင့်တွေ့လို့တော့ပြီးကြပြီလားပေါ့မကြမ်းမကြမ်းတတိယမနေဘူးလ
ား
တတိယနေတယ်အဲ့ဒီစိတ်ရဲ့အလားအဆိုင်နဲ့သွားတာပါပဲတိလရှိမှာစိတ်အေးချမ်းနိုင်တယ်စိတ်အေးချမ်းမှလည်းသစ္ဆုတ်ပါမှလည်းချမ်းသာတဏှာမှလည်းချမ်းသာပါတယ်နောက်တတိယချက်ပြောမယ်ဆိုရင်တိလရှိမှာကုသိုလ်ရဲ့အကြီးအသေးတွေတောက်ကြောင်နေကုတိလရှိမှာကုသိုလ်ရဲ့အကြီးအသေးတွေတောက်ကြောင်လို့ကုသိုလ်ရဲ့အကြီးအသေးတွေအဆင့်တန်းမြင့်လို့တိလနဲ့အသက်ရှင်ရတာမြင့်မြတ်တယ်ဒါနတိလဘာဝနာလို့ကုသိုလ်ကောင်းမှုတွေအများကြီးတော့နှိမ့်ချလိုက်ရင်သုံးခုပဲရှိတယ်ဒါနတိလဘာဝနာသုံးခုထဲမှာအလေတက်တဲ့ကဘုသူတို့သီလအလေကနေနေပြီးတော့သူကဌာနကိုလည်းခြေလဲတယ်ဘာဝနာကိုလည်းကျိုးကန်တယ်ဌာနကလည်းသီလရှိမှအစွမ်းတတိကိုချက်မြတ်တယ်အစင်တန်းကိုမြင့်ပါတယ်ဘာဝနာကလည်းသီလရှိမှအစွမ်းတတိကိုချက်မြတ်တယ်အကြီးပေးကိုမြင့်ပါတယ်ဒါနကတော့ကောင်းတဲ့လုပ်ချက်တစ်ခုပါပဲဒါပေမဲ့သီလမရှိဘဲနဲ့လုပ်တဲ့ဌာနကတော့အကျိုးမြင့်ခြင်းနဲ့သန္တာနဲ့ချက်ချင်းရောဆိုတာလို့ပေါ့လေဒါနကောင်းမှုတွေမှာတိလိုက်ပြည့်မှုတွေကရောနေတော့အကျိုးလေးဉာဏ်ရှင်းပါတယ်သူများတက်တက်ပြီးတော့သူများတက်တက်အကျိုးတွေနဲ့လုံဓမ္မမို့သူများတက်တက်လို့ရတဲ့ဒီစီးဥစ္စာတွေနဲ့ရှင်ဒါနကောင်းမှုချမ်းတော့ချမ်းသာမယ်ဒါပေမဲ့ယောဂါကြီးများမယ်အသက်တွေပြိုးမယ်ချမ်းသာလို့ဘဝသူလည်းစားနိုင်ဒီဟာသူလည်းစားနိုင်ပြည့်စုံမှရဲ့ဒါကြသွေးရည်ရှိလို့မစားရဘူးစီးကျူရှိလို့မစားရဘူးဆိုတော့ကဒါနရဲ့ဒုတိယတွေခံစားရရည်ရလား
ခံစားရမှာဖ
ြစ်တာဒါမဲ့သိဖို့တော့အများကြီ
းပုံလုံးရ
တယ်တက်နိုင်တာပေါ့တက်နိုင်တာလည်းပဲခုံကြီးကြွားဖို့ရှိတော့တာနော်ခံစားမှုကတော့မရှိဘူးသူများတို့ဒီခိုးခဲ့တဲ့အကုဒုကလည်းရှိတယ်အဲ့ဒီအကုဒုတွေနဲ့ရောထောင်းရောနှောပြီးတော့ပဲဒါနကလည်းပြုခဲ့တဲ့ဆိုတော့ချမ်းတော့ချမ်းသာမယ်ကုပ္ပစီခဏခဏခံစားရမယ်ရေကြောင့်ပျက်စီးမီးကြောင့်ပျက်စီးဟွာကြောင့်ပျက်စီးဒီဟာကြောင့်ပျက်စီးနဲ့ပျက်စီးခြင်းမျိုးနဲ့ပျက်စီးတတ်တယ်စသဖြင့်ဖြစ်ပေါ်နေသီလမလုံးဘူးဆိုရင်တော့ကိုယ်ပြည့်တဲ့ဌာနဟာအကျိုးပေးဉာဏ်ရှင်းပါတယ်။ခုနလိုသူကြီးတွေနဲ့ရောနေတာလေအကျိုးပေးဉာဏ်ရှင်းခြင်းတစ်မျိုးပဲပေါ့။သီလလုံးလို့ရှိရင်ဌာနကောင်းမှုကဥပမာဆိုတာနားလည်လည်ပြောမယ်ဆိုရင်ဌာနကောင်းမှုတွေတစ်ခုကြောင့်သိတဲ့ထောင်ချမ်းသာရမယ်ဌာနကောင်းမှုမျိုး။ဒါပေမဲ့ခုမှကသီလကမလုံးသီလပြည့်တာတွေကရောနှောနေတော့သိတဲ့ရာလောက်ပဲချမ်းသာတော့မယ်။သိ900လောက်ပဲချမ်းသာတော့မယ်။10သိန်းလောက်ပဲချမ်းသာတော့မယ်။စသဖြင့်ဆင်ပေါ့လေ။သီလရဲ့သီလပြည့်စုံမှုရဲ့အကြီးအသေးပမာဏပေါ်မူတည်ပြီးတော့ဒါနရဲ့ဆွေးရည်တတိတွေကဉာဏ်ဖြင့်သွားတယ်။နောက်တနည်းအားဖြင့်လည်းဒါနတော့ရှိပါရဲ့သီလမရှိတော့အဲ့ဒီဒါနရဲ့အကျိုးကိုလူဘုံနတ်ဘုံကောင်းရာသုတိမှာမခံစားရဘဲနဲ့တိရိစ္ဆာန်ဘုံကြိတ်တာဘုံအထင်းနေတဲ့ဘုံမှာပဲခံစားရတယ်။အထူးသဖြင့်တိရိစ္ဆာန်ဘုံပေါ့လေ။ဂတိတကုကိုဆုံးဖြတ်တာကသီလကဆုံးဖြတ်တာပါ။သီလမရှိဘူးဆိုရင်ဒုက္ခတိကိုရောက်သွားတယ်။ဒါမှမဟုတ်ဒါနကောင်းမှုတွေကလည်းအများကြီးပြီးခါတယ်။သီလကလည်းပြည့်တယ်ဆိုတော့သီလပြည့်လို့ဆိုတော့ခွေးပဲဖြစ်တယ်ဆိုကြပါစို့။ဒါနကောင်းမှုတွေကလည်းရှိနေတော့ခွေးဖြစ်ပေမဲ့သိဉ္ဇောတန်တေရီယာခွေးအကောင်းစားဖြစ်တယ်။အမေသာရီနာနာဆာရမယ်၊ကျုပ်ရီနာနာဆာရမယ်၊အဲကွန်ခန်းထဲမှာနေရမယ်။လန်ထူစာစီးရမယ်။တယုတ်တရနဲ့ပြုစုဆောင်ရှားမှုတွေခံယူရမယ်။သီလမလုံးသောဌာနရဲ့အကျိုးသဘောပေါက်ပြီလား။သူတို့တွေလည်းရောနေတယ်။အရေးအတွက်လည်းကြော့သွားတယ်။ဘုံနေရာတိသဘုံဘဝအားဖြင့်လည်းနှိမ့်ကြသွားတယ်။ဒါမျက်စောပြချင်းကိုယ်တိုင်ဟောထားတဲ့ပါဠိတော်တွေကိုအာရုံပြုပြီးတော့မြန်မာလိုပြောပြနေတာနော်။ပြောတဲ့အခွန်နဲ့ခွန်နဲ့မှာဘယ်ပါဠိကိုအာရုံပြုပြီးပြောနေလဲဆိုတာသူစဉ်းစားသိချင်းကတော့သိနေတာပဲ။ကိုယ်သဘောနဲ့ကိုယ်ရန်တမ်းပြောနေတာမဟုတ်ဘူးနော်
။မှန်ပါပါဗျာ။
ဘာဝနာကမှုပြည့်ရင်တော့လေသီလမရှိဘူးဆိုရင်ခုနကတည်းကဝိပရိသနာနောင်တပူမှန်မှုတွေဖြစ်နေတော့ဟိုဟာလေးလုံးပြီးတော့ပြန်ပြီးဟိုဟာလေးပြောမိတော့မှမြင်နေကိုကျူးတော့ခဲ့တဲ့အမှားလေးတွေပြန်တရိယပြီးတော့စိတ်ပူလောင်နေစိတ်ပူလောင်တော့စိတ်မတည်ငြိမ်စိတ်မတည်ငြိမ်တော့အသိဉာဏ်မဖြစ်တော့ဘဲနဲ့ဘာဝနာလုံးနဲ့မအောင်နေတော့ဘူးဒ သမထဘာဝနာလို့လုပ်တယ်ဆိုရင်လေသီလကမြို့နဲ့စိတ်ရည်ချမ်းမှုအပြည့်အဝမရဘူးစိတ်တဲ့ခိုင်မာမှုအပြည့်အဝမရဘူးဝိပဿနာဘာဝနာအားထုတ်ခြင်းဖြစ်ရင်လေအရှုခံအာယုံရဲ့သဘောတွေမထင်ရှားတော့ဘူးရုပ်သဘောလည်းမထင်ရှားနာမ်သဘောလည်းမထင်ရှားဖြစ်ဖြစ်ဆိုတာကတော့ဝင်ရောပဲအဲ့တော့ဘာဝနာအလုံးအားထုတ်တဲ့နေရာမှာလေသီလအရင်မကြည့်ဘူးလ
ားအ
ရေးကြီးပါအရေးကြီးတယ်ဒါကြောင့်လို့လက်ဆောင်ချက်ချင်းကသီလကြီးလို့ညီကြီးပေါ်မှာရက်ပြီးတော့တတိပဌာန်လေးပါးကိုပေါင်းရရမယ်လို့ဟောကြားထားပါတယ်။ဒါနသီလဘာဝနာသုံးခုဖြစ်တဲ့မှာအလေသီလကအကြီးကြီးပါတယ်။သီလရှိမှဒါနလည်းဆွင့်ဤတတိညင်ပါတယ်။ဘာဝနာလည်းဆွင့်ဤတတိညင်ပါတယ်။သီလကိုယ်တိုင်ကလည်းသူ့လုံရင်လုံကြုံသလောက်သူ့တန့်စင်ရင်တန့်စင်သလောက်ဆွင့်ဤတတိညင်ပါပါတယ်။ဒါကြောင့်ကုသိုလ်ကောင်းမှုတွေကိုဆွင့်ဤတတိညင်ပါစေလို့လည်းပဲသီလနဲ့အသက်ရှင်ရတာကတရက်ဆိုတရက်ညင်ရပါတယ်။သူကလည်းဟိုမဟာသံဃာရခိတမထေရဆိုတာရှိခဲ့ဘူးလေမဟာသံဃာရခိတမထေရကအရိမတိယမြတ်စွာဘုရားကိုဖူးမင်းဆိုပြီးတော့ဝိပဿနာလို့အာမထုတ်ပြီးပဲနေတယ်ပြန်လို့တော့မူကဏ္ဍကြတော့ဆန္ဒယူဇနာပေါင်းဝင်ကလူတွေထောင်နဲ့တောင်းနဲ့ချီပြီးတော့အိုးကြည့်ကြလာဖူးကြတယ်ယဟန္တာပိဋိမံဆန္ဒမေယဟန္တာပိဋိမံဆန္ဒမေယဟန္တာပိဋိမံမဆန်ခင်ငါတို့ဖူးကြမယ်ဆိုပြီးတော့လာကြတာတိလကစင်ကြင်နေတဲ့ပုဂ္ဂိုလ်ပါဝိပဿနာလို့ကိုအာမထုတ်သိနေမယ်တိလကအကျိုးနဲ့စင်ကြင်နေတဲ့တမာတိအာရဏလည်းကောင်းနေတယ်ပုရုဇဉ်ဘောတဲ့တိလကတကယ်သာဆန့်ရှင်းစင်ကြင်ပြီဆိုရင်ယဟန္တာတမညာစိတ်ကိုကြည်ညိုရကောင်းတယ်အချို့တိလကတမာတိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးပုရုဇဉ်နဲ့ဖြစ်စီပါဘူးယဟန္တာလို့ကိုဘေးကထင်ရလောက်အောင်ကြည်ညိုရကောင်းတယ်အတွင်းစိတ်တွေကတမာတိပညာကတော့မမြင်ရဘူးတိလဆိုတာကိုယ်နဲ့နှုတ်ကိုဆန့်သိနေတာဆိုတော့ကိုယ်မူရလေးကဉာဏ်သိမ်းမွေးလို့ယဉ်ကျေးလို့အင်းဒီတခါရင်လွှမ်းချုံလို့နှုတ်ကိုယ်မူရနှုတ်မူရမှာအင်းဒီတခါရင်လွှမ်းချုံပြီးတော့အပြည့်ကင်းစင်နေတော့လူဆိုတာကလည်းကိုယ်မူရနှုတ်မူရကြည့်ပြီးတော့သုံးဖက်ကြတာကကိုယ်မူရနှုတ်မူရလေးဉာဏ်သိမ်းမွေးကြည့်ပြီးပြောပြောနေတာကြည့်ပြီးတော့ယဟန္တာပဲဖြစ်မှာပဲအနည်းဆုံးတော့အနာဂံလောက်တော့ဖြစ်မှာပဲသောတာပန်လောက်တော့ဖြစ်မှာပဲနဲ့အရိယလူကိုထင်ကြတော့တာမြတ်စွာဘုရားရဲ့အဆုံးအမတွေကဆုံးမတဲ့အတိုင်းကအတိအကျတိုင်းလာနေဆိုရင်ပုထုရှင်ရဲ့ဖြစ်စေယဟန္တာတမျှကြီးမြွယ်ပဲကောင်းပါလေ။အဲ့တော့ယဟန်လက်တွေကလည်းပဲဒီမဟာသံဃာရဲ့ကိတာမရှိမြတ်ကိုယဟန္တာလို့ချင်းချင်းချင်းနေကြမှာပေါ့။ဒါနဲ့ကြီးမြွယ်လုံးလို့ဝါရတိချမ်းရတာရှိမှာပေါ့ယဟန္တာပိဋိပန်ဆန်တော်မင်း။ဒါနဲ့အတွင်းယဟန္တာပိဋိပန်ဆန်တော်မင်း။အဲ့ဒါနဲ့ဆန္ဒယူဇနာပောင်းဝင်တဲ့မိုင်းတရားပောင်းဝင်တဲ့လောက်မှာရှိတယ်။လူတွေကအုပ်ချွတ်ချွတ်နဲ့တောင်းနဲ့ပိဋိနဲ့ချီပြီးတော့ကိုလာကြတယ်။အဲ့ဒီမှာနီးနီးတပည့်လေးကအရှင်ဘုရားယဟန်ကိစ္စပြီးပါပြီလားခင်ဗျာမပြီးသေးပါဘူးငါရှင်အရိမတိယဘုရားဖူးမယ်ဆိုပြီးတော့ဝိပဿနာအားမထုတ်သေးပဲနေပါတယ်ရှင်ဗျာအခုရှင်ဗျာပြိဋိဘံဆန်လို့မယ်ဆိုပြီးတော့လူတွေတောင်းနေတဲ့ပြိဋိချီပြီးတော့လာနေကြပြီရှင်ဗျာကပုထုဇဉ်ဖြစ်နေပဲပြန်လို့တော့မသွားတဲ့ဆိုရင်ရှင်ဗျာကိုယဟန်နာလို့ကြီးညိုနေရတဲ့ဒကာဒကာမတွေစိတ်မချမ်းမသာဖြစ်ကုန်ကြတော့ပါပါဩဒီလိုလားကွယ်ကဲကဲဒါဖြစ်နေပဲငါပဲအနေနဲ့ခံလိုက်ပါတယ်ဒီမတိယဆန်မဖူးတော့ပါဘူးသူရဲ့ဆန္ဒလေးကြည့်အောင်တရားဥပဒနာလို့လည်းအားထုတ်လိုက်ပါဦးမယ်။ကဲကဲငါ့ရှင်အခန်းကြီးမှာခဏလောက်ထွက်လိုက်ပါဦး။တပါးရင်နေပြီးတော့ဝိပဿနာလေးအားထုတ်လိုက်ဦးမယ်။အဲလိုပြောတော့တပည့်ကအခန်းကြီးနဲ့ထွက်သွားတာပေါ့။အခန်းကြီးနဲ့ထွက်သွားလို့အခန်းကြီးနဲ့ရောက်တယ်ဆိုရင်လည်းမဟာတန်ခရယခိတမထေရကလက်ချောင်းပြီးလိုက်တယ်။လာလို့ရပြီ။ယဟန်ကပြတ်သွားပြီ။ကိစ္စကယဟန်ကိစ္စပြီးသွားပြီဆိုတဲ့အတိုင်းပဲပါပဲ။အဲ့ဒါနဲ့ယဟန်တော်လေးကခန်းနဲ့ပြန်ဝင်လာအရှင်ဗျာ။အခုလိုသေကံပေါင်းနဲ့စိရင်ဒုက္ခတွေဒုက္ခဝေဒနာတွေပြင်းထန်နေတဲ့အချိန်မှတောင်မှဝိပဿနာအလုပ်ကိုပုထုဇဉ်ဘဝကနေယဟနာတိစက္ကန့်ပိုင်းအတွင်းဉာဏ်ဉာဏ်ကြီးနောက်လုပ်သွားနိုင်တာအာဟောကြာတောင်းလိုက်တာခင်ဗျာထူးဆန်းလိုက်တာခင်ဗျာနိုင်ရှင်အခုလိုဝိပဿနာအလုပ်ကိုစက္ကန့်ပိုင်းဒီနေ့ပိုင်းနဲ့အားထုတ်လို့ယဟနာချက်သွားတဲ့ဆိုတာတကယ်တော့ဘာမှမဆန်းပါဘူးယဟန်ဖြစ်တဲ့အချိန်ကနေစပြီးတော့ဒီနေ့ဒီအချိန်ထိယဟန်ရဲ့သီလကိုဝိနည်းသီလကိုမကျိုးမပေါက်မပြတ်မကြအောင်အကျင့်နဲ့ဖြူစင်သန့်ရှင်းအောင်ထိမ့်သိမ်းစောင့်ရှောက်နိုင်တာကမှထူးဆန်းတာပါငါလေးယဟန်ဖြစ်တဲ့အချိန်ကစပြီးတော့ဒီနေ့ဒီချိန်ထိဘယ်ကိုအမှုရာကူမှတတိလွတ်ပြီးတော့မလွတ်ခဲ့ဘူးဘယ်နှုတ်အမှုရာကူမှတတိလွတ်ပြီးတော့မပြောခဲ့ဘူးဘယ်ကိုအမှုရာကြောင့်မှဝိနည်းသိက္ခာမဆုံးချင်းခဲ့ဘူးဘယ်ရောက်အမှုရာကြောင့်မှဝိနည်းသီလမဆုံးချင်းခဲ့ဘူးပါဘူးအဲ့ဒါကမှအာဟောစရာကောင်းတာပါငါရှင်ပုထုဇဉ်ဘဝနဲ့သီလအကျိုးနဲ့ဆင်ကြတာနဲ့ယဟန္တာဖြစ်လို့သီလအကျိုးနဲ့ဆင်ကြတာဘယ်ကပို့ပြီးတော့ခက်ခဲလဲပုထုဇဉ်ဘဝနဲ့အကျိုးနဲ့သီလလုံးအောင်ဆောင်ရွက်ဖို့ကပို့ခက်ခဲပါ ဒါကြောင့်ပုထုဇဉ်သီလလူလူနဲ့ပုထုဇဉ်ယဟန်ဒီကိုပုထုဇဉ်ဒီဝိကြောင့်နေတဲ့ပုထုဇဉ်ယဟန်သာမဏေတွေထဲယဟန်နာအရှင်မြတ်ကြီးတွေကပို့ပြီးတော့ကြည်ညိုတယ်။ငါတို့ကယဟန်နာဖြစ်တော်လို့ပြိတိတာတွေအကျိုးနဲ့ဆင်ခြင်သွားလို့သီလမှလည်းဆင်ခြင်သွားတာဘာမှမဆန်းဘူး။သူ့မှာပြိတိတာတွေဉာဏ်ရှိနေတဲ့အတိုင်းပုထုဇဉ်ဖြစ်တဲ့ဒီသီလတွေကိုအရှင်းဆင်ခြင်အောင်ထင်းထင်းဆန်းဆန်းနဲ့သူကမှတကယ်လူဆောင်ကောင်းဆိုပြီးတော့ပုထုဇဉ်ယဟန်ကိုယဟန်နာအရှင်မြတ်ကအကြည်ညိုဆုံးပါ။ပုထုဇဉ်ရှင်ညာပုဂ္ဂိုလ်တော်ကမဖြစ်တဲ့ဒီပုဂ္ဂိုလ်တော်ကညာဖြစ်တယ်လေ။တဏ္ဍာရီတက်နေတာမဟုတ်ဘူးလားမှန
်ပ
ါပြီအဲ့ဒါယဟန္တာရှင်ရဲ့ပြည်ကတော့အကျိုးမဲ့သင်္ချင်မမှုကိုမဟုတ်ပါဘူးတော်တော်များများသင်္ချင်ဆက်ဆက်ဆိုင်တာကိုပဲကြီးညိုလို့မဆုံးဘူးယဟန်သီလကယဟန်တော်ယဟန်သီလစောင့်သိမှုဖြစ်ခဲ့တဲ့ဆိုတာယဟန်တော်ဒီမှာပို့ပြီးတော့သိနိုင်တာပါဒါကြောင့်ယဟန်ဖြစ်တဲ့အချိန်ကနေစပြီးတော့ဒီနေ့ဒီအချိန်ထိသီလသံဝိညာဉ်သင်္ချင်အောင်ကျုံးမဲ့သင်္ချင်အောင်သင်္ချင်ဆက်ဆက်ဆိုင်တာကမှပို့ပြီးတော့အံ့ဩစရာကောင်းပါတယ်ကဲသီလသင်္ချင်တော့စိတ်နှလုံးပူနာမှုမရှိတော့ဘူးအီးချမ်းနေတယ်စိတ်နှလုံးနောက်ကျမှုရှိတော့ဆက်သက်ဝမ်းမြောက်မှုပိဋိပတ်တာတွေနဲ့ကြည်နေတယ်။အဲဒီစိတ်နှလုံးအေးချမ်းမှုတွေစိတ်နှလုံးဝမ်းမြောက်ဆက်သက်မှုတွေကိုအရှုခံအာရုံထားပြီးတော့တတိပဏ္ဏဤတိုင်းဝိပဿနာရှုပွားလိုက်တော့နိုင်ဉာဏ်ဖုန်ဉာဏ်ဤဆင့်ဆင့်တက်ပြီးတော့ယဟန္တာဖြစ်သွားခဲ့ပါတယ်။သီလလည်းလို့ရှိရင်ဒါနကောင်းမှုလည်းအကြီးသေးတဲ့ဘာဝနာကောင်းမှုလည်းအကြီးသေးတတ်ပါတယ်။ပမာဏတွေလည်းတက်တယ်လို့ချိန်ကာလအနည်းငယ်လည်းတက်တာပဲ။ဒီလမလုံးရင်အနှစ်တရာလောက်အားထမရမယ်တရားကဒီလလုံးတော့ဆယ်နှစ်လောက်နဲ့ရမှာပေါ့ဒီလမလုံးရင်တစ်နှစ်လောက်ငင်းငါအားထမမယ်တရားကဒီလလုံးပြီးတော့တစ်ရက်တစ်ပတ်တစ်လလောက်နဲ့လေရမှာပေါ့အဲကြောင့်ဆိုလိုက်ပါကိုကျင့်ကောင်းရင်
ကိုကျင့်ကောင်းရင်
တစ်ရက်စဉ
်ရက်ပြီး
တစ်ရှင်မြင့်မြတ်သည
်တစ်ရှင်မြင့်မြတ်သည်
ကိုကျင့်ကောင်းရင
်ကိုကျင့်ကောင်းရင်
တစ်ရက်စဉ
်ရက်ပြီး
တစ်ရှင်မြင့်မြတ်သည်
တစ်ရှင်မြင့်မြတ်သည်ကိုကြည့်ကောင်းလေတရက်ပြီးဆက်ရှင်မြင့်မြတ်ပြီးကိုကြည့်ကောင်းလေတရက်ပြီးဆက်ရှင်မြင့်မြတ်ပြီးကိုကြည့်ကောင်းလေတရက်ပြီးဆက်ရှင်မြင့်မြတ်ပြီ
းဒီကနေ့ဆက်ရှင်ရလို့ရှိရင်တရက်ဆိုတဲ့မြင့်မြတ်ပါတယ်ဒီတော့ငါးပါးသီလကလည်းအချိန်အားကြာဆုံးနေနဲ့လုံခြုံအောင်စောင့်ခင်းဖို့အခါအရောက်ပါ၈ပါးသီလစေဘာဒီလာတွေကိုလည်းလုံခြုံအောင်စောင့်ခင်းကြပေါ့ငါးပါးဒီလာကတော့ချိန်တိုင်းမိနစ်တိုင်းစက္ကန့်တိုင်းကိုလုံခြုံအောင်စောင့်ခင်းရမှာပေါ့ရှစ်ပါးဒီလာလားကလည်းကိုစွန့်နေတယ်များပေါ့စွန့်နေတယ်များဆိုပေမဲ့လည်းတပတ်တည်းလာတော့မစောင့်ခင်းသင့်ဘူးလား
စောင့်ခင်းနေပါလေစ
ောင့်ခင်းနေတယ်နော်ဒီလာစောင့်နေဆိုတာသူ့ကိုယ်စောင့်နေဆိုတာစိတ်ချော့ဖို့တဲ့အလုပ်ပဲဆိုပြီးတော့သာမန်တွေကလည်းရင်းခဲ့ပြီးသားပါအဝတ်တွေဝတ်ဝတ်ပြီးတော့တကယ်လို့မလျှော်ခဲ့ထားရင်နန်းဆုံးမတော့ဘူးလားနန
်းဆုံးသွားပါလေခင
်စိတ်ကလည်းလောဘတွေဆုံးဆင်းလိုက်ဒေါသတွေဆုံးဆင်းလိုက်မာနတွေဆုံးဆင်းလိုက်ဣဒ္ဓမစ္စရိယတွေဆုံးဆင်းလိုက်စသည်ဖြင့်စိတ်ကအဆုံးရှင်းနေလေနေတိုင်းရုပ်ပတ်ပြီးကျန်းနေတာအဲ့တော့နေတိုင်းမလျှော်နိုင်တော့မှတစ်ခါတစ်ခါတော့လျှော်ဘုရားကလည်းဆိုတာစိတ်ကိုလျှော်တာပဲနော
်
သင်္ကန်း၈ပါးလို့ဆုံးဖြတ်ရတတ်မဟုတ်ဘူးကိုယ်စိတ်မှာဘာဝနာတွေနဲ့ပါချုံမှန်းပြီးတော့တန့်စင်အောင်လျှော်ဖွတ်တာပါတနေ့မှ365ရက်ရှိတာ65ရက်အဆုံးသက်လေးလောက်တော့ဥပ္ပဆောင်မှုမကောင်းဘူးလား
ကောင်းပါတယ်ခ
င်ဆောင်းဝါးဆောင်းပြရတာ
သော
မှာသံဃာ့ရဲ့အနည်းစုပဲရှိနေတော့အမှန်ကတော့ဘုရားဗတ္တမနဲ့အဲ့ဒီလူလေးကိုစောင့်ခင်းနေကြတာပဲတပတ်တည်းရဲ့တပတ်တည်းရဲ့မစောင့်ခင်းနေတော့မှတနည်းစားပေါင်းလို့ကြောင်းလို့လည်းမကောင်းဘူးလား48ရက်ဆက်တိုက်ရလို့မဆိုလို့ဘူးပေါ့2ရက်ရ3ရက်3ရက်3ရက်မှတန်းလို့ပြင်ထားပေါ့65ရက်ကြည့်ရင်ရုပ်ပြီးရုပ်ပြီးပေါ့အဲ့ဒါဥပုံနေမှရတယ်ဟုတ်ပါဘူးဥပုံဆောင်လဲဆိုတာစိတ်ရှော့ဆိုတာဒိနေရှော့ရှော့ပါပဲကိုကတနည်းကလေးနေမှဆင်ကြည်တယ်ဆိုရင်တနည်းကလေးနေပေါ့တကယ်တနည်းကလေးနေမှတီတီစီစဉ်ကောင်းနေတဲ့ဒုက္ခနော်တနည်းကလေးနေမှညာနေတဲ့စာဝတ်တွေကရှိနေရောအဲ့ဒါလည်းဒုက္ခတစ်မျိုးပဲနော်အဲ့တော့အရှင်ပြန်ထွက်ချက်ပြီးတော့စောင့်ပေါ့အဲ့တော့ဒီကိုချင်းကောင်းနေတရက်ပင်ဆက်ရှင်မြင့်မြတ်ပြီဒီကနေ့ပတ်သက်တဲ့ဒိဗိတွေကိုဘာသာကိုညာနေချက်ထင်ပြီးတော့စဉ်းစားလိုက်ပေါ့ပြောမယ်ဆိုရင်တိလာတစ်ခုနဲ့ကိုတနိုင်ကျော်ဖို့တောင်ကောင်းတာနော်တခါတယောက်ကမေးမှုတဲ့အရှင်ဘုရားတဲ့ဒီတိလာနဲ့ပတ်သက်လို့ပဲပြောမလို့ပါဒါပေမဲ့ဒါနနဲ့လည်းဆက်ဆက်နေတာပဲတပိတော့မေးစီတင်ရအောင်ဆရာတရားတော်ကဇနတ်တုံးမနဲ့ပတ်သက်တဲ့ခုအခုဒီကိုရှောက်ဘူးလေအရှင်ဘုရားတပိတော့ရဲ့မေးစီတင်ရအောင်ဆရာတရားတော်ကဇနတ်တုံးမနဲ့ပတ်သက်တဲ့ကုသိုလ်တွေတော့အရန်လုပ်တာပဲဗျာတန်ခါတော်ဒီကိုစွန့်တဲ့ကကြောင့်ချင်းတတိလေးပါလေးထောက်ပံ့နေဖရာဒီတဲတဲကြောင့်နေဆောက်တယ်ကုသိုလ်ကောင်းမှုတွေအကြီးကျယ်လုပ်တာပဲဒါပေမဲ့လို့မိဘကိုကြတော့တရားတစ်ချက်မှမထောက်ပံ့ဘူးတဲ့သူကငါကတော့ငါသိသိရတယ်ဒါပေမဲ့တတိသမီးနဲ့ရပြီးတော့တတိဖြစ်သွားတယ်မ မိဘကတော့သူချင်းပြီးတဲကုန်နေတဲ့နေရာပါပဲ။ဒါပေမဲ့အိမ်လေးကိုဖက်ရွက်လေးတောင်မှပြင်ပြီးတော့မိုးမပေးဘူး။လုံးဝလည်းမိဘစီမတော်ဘူး။တရားတစ်ချက်မှလည်းမလူချမ်းပါဘူး။အဲ့ဒါဆိုရင်သူ့ရဲ့အကျိုးလေးကဘလို့နေမှာလို့။ဘလို့နေမှာလို့အကျိုးလေးက။သူ့ကျူးပေးနေတူပဲပေါ့။မိဘကကျေးဇူးဆက်တဲ့အကူရူကလည်းသူ့အကူရူနဲ့သူကျူးပေးမှာပဲ။တန်ဃာတော်တွေကဒူးတဲ့ကုသိုလ်ကောင်းမှုကလည်းသူ့ကုသိုလ်နဲ့သူအကျိုးပေးမှာပဲအဲ့လိုကြတဲ့အဲဒီခါကတိတ်မကြည့်နဲ့ဘူးမကြည့်နဲ့ဘူးဆိုတော့ကသူကလည်းအယူဆတစ်ခုအယူဝါဒတစ်ခုကိုသဘောကျနေပုံပေါ်တယ်အယူဝါဒခုမှကဒီလိုဆိုတယ်တဲ့ဇနီးကင်မွန်ရှိတဲ့နေရာမှာခင်မွန်ကခွတ်မလို့ခွတ်မပြုဘူးအိမ်မှာမပြုဘူးဆိုရင်ဇနီးလောက်တဲ့ကုသိုလ်ညာကုသိုလ်ဖြစ်တော့ဘူးဘာအကျိုးမှမပြီးတော့ဘူးသာသမီကကုသိုလ်ကောင်းမှုကိုပြုကျင်နိုင်ပြုမိဘကခွတ်မလို့ခွတ်မပြုဘူးမကြည့်နဲ့ဘူးဆိုရင်အဲ့ဒီသာသမီတွေ့တဲ့ကုသိုလ်တွေအားကုသိုလ်မရှိတော့ဘာအကျိုးမှမပေးတော့ဘူးအဲ့လိုဆိုတော့မိဘကျေးဇူးမဆက်ဘဲနဲ့ဆရာတရားတန်ခါရင်ကြီးပဲလူနေတဲ့ပုဂ္ဂိုလ်သူ့လူထားတဲ့ကုသိုလ်တွေအကျိုးပေးပါဦးမလားသူကတော့မိဘကိုဘာကျေးဇူးမှမဆက်ဘဲနဲ့ဘုန်းကြီးတွေကြီးပဲလူနေအကျိုးမပေးဘူးလို့ဖြေပေးနေတယ်သူ့ကျိုးပေးတဲ့သူဆိုတိတ်မကြိုက်ဘူးလေအဲ့ဒါနဲ့တပည့်တစ်ယောက်တစ်ယောက်ရှင်းပြတာပေါ့ယဟန်တန်ခါရင်ကိုသူရာဖရာတွေသူရာဖရာတွေကြောင့်ဆောက်ထားတဲ့ကုသိုလ်ကောင်းမှုတွေပြုတာကဒါနကုသိုလ်ပဲမိဘကိုကျေးဇူးမဆက်တာကသီလပြစ်တဲ့အကုသိုလ်ပဲမိဘကျေးဇူးဆက်တာဒါနကောင်းမှုမဖြစ်ရုံလေးလို့မထင်နိုင်နဲ့တော့သီလပြစ်သွားတာပဲသီလကနှမျိုးရှိတယ်လေရှောင်သီလရဲ့ဆောင်သီလရဲ့သူများတဲ့တတ်တာရှောင်တာတို့သူများကစီကိုယ်တိုင်ရှောင်တာတို့ကြတော့ရှောင်သီလဆောင်သီလဆိုတာကမိဘကသာသမီပေါ်မှာမိဘဝတ္တရားကြည်ညိုတာသာသမီကမိဘပေါ်မှာသာသမီဝတ္တရားကြည်ညိုတာဆရာတစ်ပည့်အလုပ်ရှင်နဲ့အလုပ်မှာစပြခြင်းပေါ့လေတရားဝတ္တရားတရားကြည်ညိုတာလို့ကြတော့ဆောင်သီလကျင့်ဆောင်ရမယ့်သီလတွေဘူးသူကရှောင်ရမယ့်ဟာမျိုးမဟုတ်ဘူးလက်တွေကိုလှုပ်လှုပ်ပြီးတော့ကျင့်ဆောင်ရမယ့်သီလအဲ့တော့မိဘပေါ်မှာကျွေးမွေးမပြတ်ဆောင်ရစီမံဆိုတဲ့အတိုင်းမိဘကိုပြုစုဆောင်ရမယ့်ကျွေးမွေးလှူဒါန်းရမယ့်ဝတ္တရားမရှိဘူးလား
ရ
ှိတယ်မိဘကလည်းသက်ရှိသင်္ချာရှိတယ်ကိုမကလည်းကျေးဇူးဆန္ဒလောက်အောင်တက်နိုင်တယ်အရာပြည့်စုံတယ်ပြည့်စုံပါလေနဲ့မိဘလည်းသက်ရှိသင်္ချာရှိပါလေနဲ့ကျေးဇူးမတုံ့ပြန်မှုဆိုရင်သီလကျင့်တာပဲမိဘမရှိလို့တော့လည်းကောင်းရှိပေမဲ့ကိုကမတက်နိုင်လို့တော့လည်းကောင်းကျေးဇူးမဆက်တာဆိုတော့သီလကျင့်တယ်လို့ပြောလို့မရဘူးသက်ရှိလည်းရှိပါရဲ့တက်လည်းတက်နိုင်ပါရဲ့နဲ့ကျေးဇူးမဆက်ရင်တော့သီလကျင့်တာပဲအဲ့ဒီတော့ဒါန်တန်ဃာတော်တွေကိုသူ့တဲ့ကောင်းမှုဘုရားတဲ့ကြောင့်သောသူ့တဲ့သူ့တို့ကောင်းမှုတွေကြောင့်သတိရှင်းတယ်လူရင်ချမ်းသာမှာကပြေးကြတာကိုဘလို့နည်းနဲ့သူ့လူပါဘာပဲသူ့လူပါလူရင်တော့ချမ်းသာမှာပြေးကြတယ်သတိရှင်းမှာပြေးကြတယ်ဒါပေမဲ့လို့မိဘကျေးဇူးမဆက်မိဘကျေးဇူးကမ်းတဲ့အတွက်ကြောင့်လူသတိနဲ့သတိတော့မဖြစ်နိုင်ဘူးခွေးသတိနွားသတိပဲဖြစ်နေတယ်ခုနကပဲပြောခဲ့ပြီလေဒါနတာရှိပြီးတော့သိနေကြရင်ဂတိမကောင်းဘူးလို့ဆိုထားတာကိုသုတ္တန်တခုမှမြတ်စွာဘုရားရှင်ကဒါနကောင်းမှုဆိုတာအလကားမဖြစ်ပါဘူးကွယ်တဲ့သီလလုံခဲ့လို့ရှိရင်လူပြည်နဲ့ပြည်မှာကောင်းကျိုးချမ်းသာဆယ်မျိုးဒီလိုပါတဲ့သာလုံးပါတယ်တဲ့ဆယ်မျိုးသာကအာယုနာသစ္စာပလပရိပန္နအဲ့ဒီလိုဆိုလိုတာတော့မဟုတ်ဘူးအစဉ်အတန်အနံ့အရာကဖြည့်တယ်လို့ဆိုတဲ့ကာမဂုဏ်၅ပါးရဲ့အာယုနာသုခယတအာတိပတိယအသက်ရှင်ခြင်းဆင်းလာခြင်းချမ်းသာကြီးခြင်းအချမ်းရကျော်သောများခြင်းဩဇာအရှင်ဝါကြီးမားခြင်းအဲ့ဒီဆယ်မျိုးသာလုံးပါတယ်တဲ့ဉာဏ်ပညာတွေပါလို့လည်းပါဖို့အကျုံးဝင်တာပါပဲတကယ်လို့များကွယ်အဲ့ဒီဒါနရှင်ကသီလမလုံခဲ့လို့ခွေးဖြစ်မယ်နွားဖြစ်မယ်ဆိုရင်ခွေးဘောင်မှာအကျိုးဆက်ရတခြားခွေးထက်တာပါတယ်တဲ့နွားဖြစ်လဲနွားဘောင်မှာအကျိုးဆက်မျိုးတခြားနွားထက်တာပါတယ်ခွေးဝဲသားနဲ့တေပြာသူရှင်းကြည့်ပေါ့အဲ့တော့ဒါအကျေချက်ပြန်မလို့တော့ဘူးနော်သီလတက်တဲ့ကြောင့်တိရစ္ဆာန်ဖြစ်ရမှာပဲဒါပေမဲ့တိရစ္ဆာန်ဖြစ်တဲ့ဘောင်မှာဒါနရဲ့ထပ်မှန်မှုကြောင့်ချမ်းသာမယ်အစာချမ်းသာအဝတ်ချမ်းသာအနေချမ်းသာအဝတ်ဆိုတာကတော့ခွေးလည်းပဲတစ်ခါဝေဖို့ပြတာမရှိဘူးလားအဲ့တော့လူရင်းလေးမှတ်လိုက်ပေါ့ဘုရားတဲ့ကျောင်းဆောက်ဆက်ကြည့်တဲ့ယနာသုံးမှတ်နဲ့ပတ်သက်တဲ့ကုသိုလ်ကောင်းမှုတွေတော့အကြီးကြီးကျူပါရဲ့မိဘနှမသက်ရှိသင်္ချာရှိပါလေနဲ့မကျိုးဝဲမပြုစုဘူးမလူတိုင်းမဆောက်ပါမှုကျေးဇူးမဆက်ဘူးဆိုရင်ရှင်းလျာပေါ်ကလူသတိနဲ့တတိတော့မရှင်းနိုင်ဘူးခွေးသတိနွားသတိပဲရှင်းနိုင်မယ်နွားပြတော့လည်းကြောက်ရွံ့ကြောင့်မစားရဘူးနှမကောင်းကောင်းစားမှာပေါ့နော်အဲ့ဒါနဲ့ခွေးရောနွားရောမှတ်တော့မှားရခက်ပါလေသီလသာဒါနသာရှိပြီးတော့ဒီကမရှိသံဃာသာပြုပြီးတော့မိဘမပြုတဲ့ပုဂ္ဂိုလ်လူတစ်ထိမဖြစ်နိုင်ဘူးခွေးတစ်ထိပဲဖြစ်နိုင်တယ်။ကြည်တိလည်းပဲလားဆိုတော့ကြားစုပေါ့နော်။ နောက်တစ်ခုကသမာဓိမရှိသူရဲ့နှစ်တရားအသက်ရှင်ရခြင်းဖြင့်သမာဓိရှိသူရဲ့တရက်တာအသက်ရှင်ရခြင်းကအစပေါင်းများစွာလူပြီးမြင့်မြတ်ပါလေဒီဆုံးမလေးကိုကြည့်ပြီးတော့တရက်ဆိုတရက်မြင့်မြတ်အောင်ဘယ်လိုနေမလဲဆိုရင်ဘာနဲ့နေမလဲသမာဓိနဲ့နေရမယ်သမာဓိရှိရှိလေးနဲ့အသက်ရှင်ရတဲ့ဆိုတရက်ဆိုတရက်မြင့်မြတ်ပါတယ်တလဆိုတလမြင့်မြတ်ပါတယ်တစ်နှစ်ဆိုတစ်နှစ်မြင့်မြတ်ပါတယ်နှစ်တရားအသက်ရှင်ရရင်လည်းနှစ်တရားလုံးမြင့်မြတ်ပါတယ်သမာဓိမရှိရင်တော့နှစ်တရားအသက်ရှင်နေလေအလကားပါပဲချီးမိပါပဲသမာဓိဆိုတာကိုလုံနေတဲ့အလုပ်ကိုယူနေတဲ့အာယုံထဲမှာစိတ်ကိုတည့်တည့်မတ်မတ်ထောင်းနိုင်တာကိုခေါ်ပါတယ်ကိုလုံနေတဲ့အလုပ်လေးမှာစိတ်အာယုံပြေဝစူးစိုက်နှိမ့်လုပ်ထားနိုင်တာကိုသမာဓိလို့ခေါ်တယ်သမารိကလည်းတခုတည်းသမารိတခုတည်းသမารိဆိုပြီးတော့ရှိသေးတာပေါ့ဒီတခုတည်းကိုပဲအသေးသေးချက်ခွင့်ရင်လေဒါမှတရားစာချက်နေတဲ့ကိုကျက်နေတဲ့စာတဲ့အာယုံစူးစိုက်ထားတဲ့ဆိုတော့တခုတည်းမှာသမารိရှိနေတယ်လားတမျိုးတည်းမှာသမารိရှိနေတာနော်စာလုံးတစ်လုံးထဲမှာပဲထက်တလဲလဲစိတ်ရောက်နေတဲ့စာကြောင်းတစ်ကြောင်းထဲမှာပဲထက်တလဲလဲလဲနေတယ်ဆိုတော့စာရည်ရပါဦးမလားတခုတည်းတော့တခုတည်းပဲနော်တစ်ကြောင်းတစ်ကြောင်းတစ်ပိုက်ပြီးတစ်ပိုက်တစ်နှစ်နာပြီးတစ်နှစ်နာအဲ့ဒီလိုတော့တခုတည်းတော့မဟုတ်ဘူးတစ်မျိုးတည်းစာဆိုတဲ့အာယုံတစ်မျိုးတည်းဗုဒ္ဓဘာသာတတိယမေတ္တာလို့ကြတော့တစ်မျိုးတည်းသမာဓိခေါ်တာပေါ့အရဟံဂုဏ်တော်ပွားတယ်မေတ္တာပို့တယ်ဂုဏ်တော်ပွားတာတခုတည်းကြည့်ပါလေအရဟံဂုဏ်တော်ပွားလိုက်အရဟံမှာဘုရားဒိဋ္ဌိသာ၃မျိုးလေ၃မျိုးမကပါဘူး၃မျိုး၁၆မျိုးစပြည့်နေအများကြီးရှိတာပါအရဟံပြီးတော့ဓမ္မတမုဒ္ဒောဆိုတော့အာယုံတွေကတစ်ခုတစ်ခုပြောင်းမနေဘူးလားပြ
ောင်းနေ
တယ်တခုတည်းတော့မဟုတ်ဘူးဂုဏ်တော်အာယုံဆိုတဲ့တစ်မျိုးတည်းတစ်မျိုးတည်းသမာဓိပေါ့ကတိုင်းလိုပါတော့ကြတော့တခုတည်းသမားကြီးမြေကတိုင်းဆိုလို့ရှိရင်ဒီမြေကိုပဲမြေကြီးကိုကိုကတိုင်းဝန်ပြုထားတဲ့မြေကြီးတခုတည်းကိုပဲထပ်တလဲလဲစူးလိုက်ပြီးတော့ရှိပါတာအဲ့ဒါကြတော့တခုတည်းသမားကြီးပေါ့ဒါလည်းပြောနေချိန်ပြီးတော့ဘာမှမလုပ်ပါဘူးနော်တခုတည်းသမားကြီးဒီမျိုးတည်းသမားကြီးဒါကလည်းခွဲကျင်လို့ဒါခွဲရမှာမခွဲပဲထားလဲအတူတူပါပဲနော်စာတခုတစ်မျက်နှာပြီးတစ်မျက်နှာကိုလည်းပဲစာကြည့်သဘောချင်းကြည့်လို့စာတခုတည်းလို့ပြောလဲရတာပါပဲဂုဏ်တော်အာယုံတခုတည်းလို့ပြောလဲရတာပါပဲနော်အဲ့ဒါသမာဓိရှိသူရဲ့နှစ်တရားအသက်ရှင်ရခြင်းတဲ့သမာဓိရှိသူရဲ့တရက်ကအသက်ရှင်ရခြင်းကပုံပြီးမြင့်မြတ်တယ်။ကဲဒါလည်းပဲဘာကြောင့်လဲ။ဘာကြောင့်လဲဘာအတွက်လဲဆိုတာအများကြီးစဉ်းစားရမှာနော်။အကြောင်းကျက်ကြတဲ့ကတော့အများကြီးဖြစ်နေတာပေါ့။ဦးဇင်းတို့ပြောချင်တာကသမာဓိရှိမှကိုယ်လုပ်တဲ့အလုပ်သလပပသေသေးသက်သက်ပြီးပြီးပါတယ်။သမာဓိရှိရင်ကိုယ်လုပ်နေတဲ့အလုပ်ဟာသေသေးသက်သက်မပြီးပြီးတော့ဘူး။ဖျော်ဖျက်ပြန့်ကျင်းပြီးတော့ရှုပ်ထွေးနေတယ်။တခြားမကြည့်မဲ့ပေါ့လေဖနှက်ချွတ်တဲ့ကိစ္စပဲကြည့်ပေါ့။သမာဓိရှိတဲ့ပုဂ္ဂိုလ်ကျတော့ဘယ်နဲ့ညာနဲ့ပူးကပ်ပြီးတော့ညီညီညာညာစီစီကြီးကြီးလေးရှုပ်တယ်။သမာဓိမရှိတဲ့ပုဂ္ဂိုလ်ကျတော့ဘယ်တစ်ဖက်ညာတစ်ဖက်ဆက်တဲ့သမာဓိဘယ်တစ်ဖက်ညာဆက်ကြည့်ပဲပေါ့လေ။ဒါပေမဲ့ဘယ်ဘက်ကဟုတ်ပဲဝေဝေညာဘက်ကဟုတ်ပဲဝေဝေတစ်ဖက်နဲ့တစ်ဖက်ကခက်လှန်လှန်ကြီးဖြစ်နေတယ်။ဒါမှမဟုတ်ရှေ့နဲ့နောက်ရင်လည်းဖြစ်နေတယ်။အဲ့ဒါဖနှက်ချွတ်တဲ့ကိစ္စကြည့်လိုက်ရင်ကိုပဲဖနှက်ချွတ်တဲ့ဖနှက်ပြီးတဲ့ပိုင်းချင်းဖနှက်စီးတဲ့ပုဂ္ဂိုလ်သမာဓိရှိမရှိမသိနိုင်ဘူးလား။ဒီနေ့ဒါသေးပွဲလေးပဲရှိသေးတာနော်သမာဓိရှိတဲ့ပုဂ္ဂိုလ်လုပ်တဲ့အလုပ်တွေကဘာအလုပ်လဲဖြစ်ဖြစ်စာလပပသေသေးသက်သက်ကလေးသမင်းစားတယ်စားတဲ့ဟာလေးကသေသေးသက်သက်ကလေးရေလေးတောင်းရင်လည်းရေတောက်တာလေးကသေသေးသက်သက်ကလေးကိုအလှပြင်မှာဆိုတဲ့ယူသမီးတွေသမင်းစားကြည့်တော့လို့ပေါ့နှခါလေးကြီးပြင်မှာဆိုတော့ဗဇာကြီးဆပြီးတော့သေသေးသက်သက်လေးကိုစားအောင်လားအဲ့ဒါလည်းသမာဓိရှိတာပဲလေသူသမာဓိတွေကနှခါလေးကြီးပြတ်သွားလိမ့်မယ်နှခါမှာစီးနေသွန်းသွားလိမ့်မယ်ဆိုသမာဓိရဲ့အထက်မထားဘူးလားသမာဓိရှိတဲ့ပုဂ္ဂိုလ်ကဘယ်လိုကောင်ဆားရတယ်ဗျာဒါကတော့စီရီလေးပြင်ထမင်းလုံးကြီးလေးတက်ပေါ့အဲ့တော့အလှပပြင်မှာဆိုတဲ့လူသမီးလေးတရားထမင်းဆားတာလှလှပပသေသေးသက်သက်ကလေးစားတယ်လို့ရေတောက်တာလှလှပပသေသေးသက်သက်ကလေးစောက်တယ်လို့ချွေးတောက်တာလှလှပပသေသေးသက်သက်ကလေးစောက်တယ်လို့ကိုလိုလေးတို့ဒီလိုလေးတို့လေတွေ့ဦးတယ်မလားဒါကလည်းတရားဟောတာကစိတ်ကူးကြီးပေါ့ပေးတဲ့ကြည့်ဟောတာဆိုတော့လှတဲ့ကမှကြီးကြည့်ဟောတာလေအဲ့ဒါသမာဓိရှိလို့ရှိရင်ဒါပဲလို့လို့သလဘကသေသေးသက်သက်ကလေးဖြစ်ပါတယ်။အဲ့ဒီအလုတ်ကလည်းသုံးခန်းတရားပြီးမြောက်ပါတယ်။သမာဓိမရှိလို့ရှိရင်တော့တဝက်တည်းနဲ့အလုတ်ကရပ်သွားတာနော်။တမပီစိတ်ဝင်စားတော့ဘယ်နဲ့တမလုတော့မလဲ။တမပီဒီလုတော့နောက်တစ်ခုပဲလုတော့မလဲ။စကားပြရှင်းပေါ့။သမာဓိရှိမှပဲလောကီအလုတ်ပဲဖြစ်ဖြစ်လောကုတ္တရာအလုတ်ပဲဖြစ်ဖြစ်သုံးခန်းတရားရောက်ပါတယ်။သမာဓိမရှိရင်တဝက်တည်းနဲ့ရပ်သွားတယ်။ဟိုကိုယ်ဆံပေါ်ဆိုတာကြမ်းမှုနဲ့မှင်းသွားတာလေ။ခဏထုံနိုင်ရပြုတ်တုတ်ခရာလေအင်းဝါကကုသံဘောကလက်မှုပညာစိတ်ကျွမ်းကျင်လေဒါနဲ့လို့အလုကမေမေရရမရှိဘူးဒါနဲ့သူ့ကိုနိုင်ရစေကြီးတဲ့ဆရာတော်ကြီးတစ်ပါးကစံဘောရဲ့အမြင့်မလဲပညာကျော်ရထားနဲ့ဆင်းရဲလိုက်တာငါကြောင့်ရှိက၆စိတ်ပင်ကြီးခုတ်ပြီးတော့နင်းတက်တလူသာလှုပ်ရှားပြီးတော့၆စိတ်ပင်ကြီးခုတ်ခွန့်ပေးလိုက်အဲ့ဒါနဲ့၆စိတ်ပင်ကြီးခုတ်ပြီးလဲပြီးတော့ဖြတ်တောက်ပြီးတော့ စံတော်ကခုံဖက်နဲ့နေလို့ဒီခုံဖက်နဲ့လို့တော့လက်မှုပညာကျောင်းကျင်တဲ့ပုဂ္ဂိုလ်ဆိုတော့လက်ရကသေးသေးသက်သက်နဲ့သိထားတာပေါ့သူများလို့တဲ့ခုံဖက်နဲ့လက်ရညောင်းတယ်အယောင်လေးတွေပါလိမ့်ချဲပြီးတော့ရောင်းလိုက်တော့လူတွေဝယ်သူတိုင်းကဖြစ်တတ်ကြတယ်ဒါနဲ့မန္တလေးကခနဲ့ခုံဖက်နဲ့ရောင်းတဲ့ပုဂ္ဂိုလ်တွေကစံဘောစီကခုံဖက်နဲ့ဝယ်ပါပြီးရောင်းတာပေါ့ရောင်းအားကကောင်းလိုက်တာဒါနဲ့ကုန်ကန်ကြီးဆိုတော့အင်းဝါကကိုစံဘောစီခုံဖက်နဲ့တွေထပ်ပြီးတော့မှားမယ်ဆိုပြီးတော့အင်းဝါတက်လာတယ်အင်းဝါဒေနာတဝိုင်ခုံဖက်နဲ့လုပ်တဲ့ကိုစံဘောဆိုပြီးရှာကြည့်လိုက်တော့မရှိဘူးဘယ်သူမှမသိဘူးကိုယ်စံတော်တော့ရှိတယ်ခုံဖက်နဲ့တော့မလုပ်ဘူးနိုင်ရုပ်လုပ်တယ်အဲ့ဒီကိုစံမှာရှင်းနေမလားမသိဘူးလိုက်ကြတယ်ရှိလိုက်တယ်ကိုစံဘောမှာကိုစံဘောအစ်ဒါပေမဲ့ခုံဖက်နဲ့မလုပ်တော့ဘူးညင်းညူရှင်ရုပ်တင်နဲ့လှုပ်ထားလိုက်တာတခါတည်းညင်းကြီးကလည်းအသက်ဝင်လို့ကြောကြောဝင်ဝင်နိုင်ကြီးကလည်းတခါခန့်ခန့်ကြီးပေါ့အဲ့ဒါနဲ့ကလေးခုံဖက်နဲ့ဝယ်ဘူးလားခုံဖက်နဲ့မရပြီနဲ့နိုင်ရုပ်တွေပဲဝယ်သွားရမှာပဲဒီကလေးမှကြီးကြီးဆိုပြီးတော့မန္တလေးကလေးကနိုင်ရုပ်ဝယ်သွားမန္တလေးမှပြန်ရောက်တော့လေလက်ရကကြောင်ကြောင်လုံးတော့အယောင်းလိုက်တယ်အဲ့ဒီဝါစုကန်ကြီးကိုဗန်နာဘောလို့ရှိပါတယ်လေတောင်ပြုံးနှစ်ပွဲအဖီဆိုပြီးတော့နိုင်ရုပ်လေးကိုဆံဘောကိုအံ့မယ်ဆိုပြီးတော့အဲ့ဒီနိုင်ရုပ်ရောင်းတဲ့ပုဂ္ဂိုလ်အင်းဝါလေးတက်သွားရောကိုဆံဘောကနိုင်ရုပ်မလုပ်တော့ဘူးတဲ့ခလေးကစားစရာပလုတ်တုတ်လုပ်နေတယ်နိုင်ရုပ်လောက်ကညီမွေလို့ရတယ်အဲ့ဒါဖနာခုတ်နိုင်ရုပ်ပလုတ်တုတ်အဲ့လိုလေးတော့မှတ်ထားနော်အဲ့ဒါကိုဆံဘောတမာရီရှိလားမရှိဘူးတမာရီမရှိတော့ဟိုလုပ်လဲပြီးအောင်မလုပ်ဒီလုပ်လဲပြီးအောင်မလုပ်ဟိုလုပ်လဲစိတ်မဝင်စားဒီလုပ်လဲစိတ်မဝင်စားလက်မှုပညာကျွမ်းကျင်ပါရဲ့နဲ့ကိုလုပ်လဲနည်းနည်းရရမလို့ဒီလုပ်လဲနည်းနည်းရရမလို့ကိုစံဘောလို့လုပ်နေတဲ့လည်းတင်းတင်းလုံးတပုတ်ပုတ်နဲ့အလုံးနဲ့လည်းနဲ့ပြက်ကုန်မပြက်ဘူးဒါပေမဲ့တဲကုတ်ကကိုမတက်တော့ဘူးတမာရီဘလောက်ရည်ကြီးထားတယ်နော်အဲ့ဒါတမာရီရှိမှတရက်တူတရက်မြင့်မြတ်တယ်ဘာလို့လဲအလုံးစားမှသိတယ်လို့အလုံးပြီးဆုံးလို့နောက်တစ်ရက်လေးပြောမယ်ဆိုတော့လေသမာဓိရှိမှအတိဉဏ်ဖြစ်လို့ပေါ့ဒါခုနပြောခဲ့တဲ့သမာဓိရှိမှဉာဏ်ဖြစ်တယ်ဆိုတာလို့ပေါ့ဉာဏ်ဆိုတာကဓာတ်နဲ့တူတယ်သမာဓိဆိုတာကကြောက်ချာနဲ့တူတယ်ဓာတ်တွေနဲ့ကြောက်နဲ့တူတယ်သမာဓိဆိုတဲ့ကြောက်ချာလေးပေါ်မှာတင်ပြီးတော့ဉာဏ်သားလေးတွေးတော့မှအဲ့ဒီဉာဏ်ကထမြင်ပါတယ်သမာဓိရှိမှလေကိုလောလောဆယ်လုပ်တဲ့အလုပ်ဘာလဲဆိုတာကိုအတိအကျရင်းချင်နိုင်တယ်ဒီနေ့ဒီကနေ့စဉ်းစားပြည့်ပြီးတော့ဟိုလုံးလုံးစင်လုပ်တဲ့လူဟာပါလေ။တမရီရှိတဲ့ပုဂ္ဂိုလ်ကအပေါ်လုပ်တဲ့လုံကအချိန်မဆုံးဘူး။ကိုယ်တကယ်လုပ်ပြီးလုပ်ထိုက်တဲ့အလုပ်တွေကိုပဲလုပ်တယ်။လုပ်တဲ့လုပ်ထိုက်တဲ့အလုပ်တွေကိုလည်းပဲအချိန်ထဲမှာစုပြုံပြီးတော့မလုပ်ဘူး။ဦးစားပေးလုပ်တဲ့ဆိုင်ငံ့လုပ်ကိုခွဲခြားပြီးတော့နားနေတယ်။ဒါတွေကတော့ခုလိုလိုစင်လုပ်ရမယ်လို့။ဒါတွေကတော့နောက်မှလုပ်ရမယ်လို့။အလုပ်ကလေးတွေကိုတက်တန့်စီတက်တန့်စီတက်တန့်စီတက်တန့်စီခွဲခြားပြီးတော့လုပ်တတ်တယ်။အဲ့ဒီလိုလုပ်တတ်တော့အလုပ်တွေတောင်းစီအောင်ပြီးစီးသွားတယ်။ကြည့်လို့ရမယ်လို့နားလို့ရမယ်လို့တိတိကျကျမခွဲကြတဲ့ဘက်နဲ့တုံ့ပြန်လို့ရှက်လို့နေတော့ဟိုလုံးလည်းမပြီးဒီလုံးလည်းမပြီးဖြစ်တတ်တယ်။အဲတော့တမရီရှိမှကိုလောလောဆယ်ဥစားပြီးလို့ရမယ်လို့ဘာလဲဆိုတာခွဲကြနားလည်ပါတယ်။သာရကနေပြောမယ်ဆိုရင်မြတ်စွာဘုရားတိဏိမံသံဃာလီလာအလူမှာယဟန်တော်တွေကငိုကြရိုးကြပူဆွေးကြစူးကြဝေးကြတိုင်နေကြပေါ့မြတ်စွာဘုရားတိဏိမံသံဃာတို့ဘယ်လိုလုပ်ကြမယ်တို့တော့အာခူရမယ်ပြီးပြီးတော့ငိုကြပုရုသေယဟန်တော်တွေပေါ့အဲ့ဒါကြောင့်ဒီကိမတိုင်တို့ဘလို့ပူဇော်ကြမလဲစီဝေးကြတိုင်ငင်ကြဓမ္မာရမဆိုတဲ့မထေရဘာကတော့စီဝေးတိုင်ငင်တာလည်းမလုပ်ဘူးငိုယူပူဆွေးနေတာလည်းမလုပ်ဘူးအိသိယံတရားတစ်ခုချင်းကပ်ပြီးတော့တဘာရဲတရားအားထုတ်နေတယ်မြတ်စွာဘုရားရဲ့ပြိဋိဘံအမိယဟန္တာဖြစ်စေရမယ်ဆိုတဲ့ယူဝေချက်နဲ့ပါအဲ့ဒါကိုယဟန္တာတွေကမသိနဲ့တော့မြတ်စွာဘုရားကိုသွားလျှောက်တယ်လျှောက်တော့မြတ်စွာဘုရားချင်းကငါဘုရားကိုအမှန်တကယ်ချစ်မြတ်ငါဘုရားကိုတကယ်ချစ်တယ်ဆိုရင်ဓမ္မာရမလို့တကယ်ချင်းရတယ်တကယ်ချင်းတကယ်ချင်းရမယ်ပေါ့အဲ့ဒီစကားလေးပြောပြမှာငါတို့ခေါ်ဓမ္မရာမမရှိရဟန္တာဖြစ်သွားတယ်မြတ်စွာဘုရားသိနေမှသမှုနီးကပ်နေတဲ့အချိန်မှာငါတကယ်လုပ်ရမယ့်အလုပ်ဟာဘာလဲလို့ခွဲခြားနားလဲတာသမာဓိရဲ့အစွန်းတတိပါဒီသမာဓိကိုနှုတ်ဖြင့်ဖြည့်ဆည်းတာကလည်းဒေါသနဲ့ဒေါသပေါ့ပြိဋိဘံဆန်းတော့မယ်ဆိုပြီးတော့ဒေါကရီဖြင့်ငိုယူပူဆွေးတာကတော့ဒေါသပေါ့ပြိဋိဘံဆန်းမှလူဝတန်းရတာဖြင့်ပူဆွေးတာဖြင့်တက်တော်ထင်ရှားရှိနေတော့လူရတန်းရပူဇော်တာကပူဇူးကြီးတဲ့ပူဇူးကြီးအောင်တော့သတိဉာဏ်ရှိနေတော့ပူဇော်ရမယ်ဟဲ့ဆိုတော့စိတ်ကလေးကကြတော့လောဘပေါ့သိမွေးတဲ့လောဘလေးပေါ့နော်ကုသိုလ်ရရှိတာဆိုတော့လေကောင်းတော့ကောင်းတာပေါ့အဲ့ဒီလိုလောဘနဲ့ဒေါသကပဲဆုံးမှုနေတော့ကိုလောလောဆယ်ဘာအရေးကြီးဆုံးလဲဆိုတာနားမလည်တော့ဘူးအဲ့ရဆွလိုက်ပါစိတ်တည်တန်းလျင
်
စိတ်တည်တန်းလျင
်
တည့်ရင်ပင်တည့်ရင်စိတ်ရှင်မြင
်ရသည်စိတ်ရှင်မြင်ရသည်
ဆိုလိုက
်စိတ်တည်တန်းလျင်တည့်ရင်ပင်တည့်ရင်မြင်ရသည်စိတ်တည်တန်းလျင်တည့်ရင်ပင်တည့်ရင်မြင်ရသည်စိတ်တည်တန်းလျင်တည့် သည
်ဒါဆိုရင်ကိုယ့်ရဲ့စိတ်ကလေးကိုတမာရီအများနဲ့ရှိနေအောင်ကြိုးစားအထောက်အကူမှာပေါ့ဒေါသတွေရဲ့အဖုံးတော်မခံရအောင်ဒေါသတွေရဲ့အဖုံးတော်မခံရအောင်သိက္ခာနိဝရဏတွေရဲ့အဖုံးတော်မခံရအောင်ကြိုးစားရမှာပေါ့ကိုယ့်ရဲ့အကြီးကဗနာအလုပ်ကိုလည်းအံဆုဆိုင်ပြီးတော့လို့စိတ်ဝင်စားစားနဲ့လို့ပြီးတော့လည်းပဲမေဖို့လေးပါရအောင်ရှင်းစင်နေလေကြည့်လိုက်မယ်ဆိုရင်လေသမထပွားများပေါ့ဘာလို့လက်ဆက်ပြားဟောရလားသမထရှုကြံမလို့လက်ဆက်ပြားကခေါ်ကုန်မဟုတ်ဘူးရှုဖို့လိုလို့ကိုဟောမိထားတာသာသနာ့ရင်းနဲ့သမထလုံးချင်မလို့ဆိုတာကြီးကလက်ဆက်ပြားရဲ့အာဘောကိုမသိလို့ပြောကြတာပါဘုရားနဲ့တတိသမထမဟုတ်ဘူးလားမေတ္တာသမထမဟုတ်ဘူးလ
ား
အာနာပါနာကိုဟိုအာယုနမိတ်ကနေရှုမယ်ဆိုရင်လေသမထပါဘူးမြတ်စွာဘုရားကိုယ်တော်တိုင်လည်းဆရာမရှိခင်ကသမထပွားခဲ့တယ်ဆရာရှိပြီးတဲ့နောက်လည်းသမထကိုပွားများတော်မူပါတယ်အဲ့တော့ပွားရင်လည်းလုံရင်ခိုင်းနေတယ်ဖြစ်ဖြစ်ပြီးကြအချင်းပြီးရဲ့လည်းပဲပြီးကြအချင်းပြီးလို့ပဲဖြစ်ဖြစ်ဂုံတော်လေးပွားလို့မေတ္တာလေးပို့လို့နာသီဝတတိကျဟိုရုပ်ရုပ်နာနာဘုံမြင်တောင်မှလေးလေးဝင်နေထွက်နေတာလေးသိလို့သမထလူလည်းအမြဲတမ်းပွားမနေဘူးမလို့လ
ား
လို့ရပါတယ်ဒါပေမဲ့ဒီကကတော့ကိုလုံးနေလို့မှအာရုံစိုက်မှုအပြည့်ရှိဖို့ဆိုရင်တော့ကိုလုံးကိုပဲဒီသာထားမှာပေါ့အဲ့ကိုအလုံးမှာတမန်ကြီးရှိဖို့တဲ့ခုနနာသီဝတတိကဝင်ခက်လေးရှိရတဲ့ဂုံဆောင်ပွားတယ်လို့မေတ္တာပို့တာတို့ကအထောက်အကူပြုပါတယ်။နောက်ဆုံးမှတစ်ခုကပညာမရှိသူရဲ့ဣတ္တရာအသက်ရှင်ရခြင်းချက်ပညာရှိသူရဲ့တရတ္တာအသက်ရှင်ရခြင်းကအစာပေါင်းများစွာပူပြီးမြင့်မြတ်ပါလေ။ဒါကြောင့်သက်ရှင်ရဲ့ဓာတ်ရိုက်ဆုံးမှာပါ။အဲ့ဒီဆုံးမလေးကိုကြည့်ပြီးတော့ဣတ္တရာအသက်ရှင်ရတဲ့တရတ္တအသက်ရှင်တာကပူပြီးမြင့်မြတ်အောင်ဘယ်လိုနေထိုင်မလဲဆိုရင်ဘာနဲ့နေထိုင်မလဲဆိုရင်ပညာနဲ့နေထိုင်ရမယ်။ပညာရှိရှိနဲ့အသက်ရှင်နေတယ်ဆိုရင်တရားစွတ်တည်းရဲ့မြင့်မြတ်တာပေါ့။ခုပြောခဲ့တဲ့၃ချက်ကြည့်လိုက်မယ်ဆိုရင်သီလ၊သမာဓိ၊ပညာပါပဲ။သီလ၊သမာဓိ၊ပညာသိက္ခာနဲ့ပြည့်စုံအောင်ကျူးစာကြရှိလို့ရိုးရိုးမဟုတ်ဘဲနဲ့သီလမရှိဘဲနဲ့တရားသက်ရှင်နေတဲ့သီလရှိပြည့်တဲ့ရှင်နေတာကပုံပြီးမြင့်မြတ်တယ်။အဲ့လိုလေပြောလိုက်တော့သီလဆောင်နေခြင်းနဲ့စိတ်တွေထက်သန်လာတာပေါ့။သမာဓိမရှိသူရဲ့နေ့တရားသက်ရှင်ခြင်းနဲ့သမာဓိရှိသူရဲ့တရားတန်သက်ရှင်ခြင်းကပုံပြီးမြင့်မြတ်တယ်။ပညာမရှိသူရဲ့နေ့တရားသက်ရှင်ခြင်းနဲ့ပညာရှိသူရဲ့တရတ္တသက်ရှင်ရခြင်းကစာပေါင်းများစွာပူပြီးမြင့်မြတ်တယ်။အဲ့လိုဆိုတော့ပညာရှိတဲ့စိတ်တွေပေါ်လာတာပေါ့။ပညာဆိုတာကဘာကိုပြောတာလဲ။ပညာပြင်းပြင်းပြီးညာတာလား
။ဟုတ်ပါဖြစ
်။အကောင်းဆုံးအမှားအမှန်ကိုအမှားအမှန်ဟိုကံရံလေးပါကံပြမယ်ဆိုတော့အမှားအမှန်အကောင်းဆုံးကိုအကြောင်းအကျိုးနဲ့တကွစနစ်တကျခွဲခြားစီစစ်ပြီးတော့သိတဲ့အသိဉာဏ်ကိုပညာလို့ခေါ်တယ်။ဒီအဆုံးပြောမယ်ဆိုတော့လုံတဲ့မအနည်းပြောမယ်ဆိုတော့လုံတဲ့မလုံတဲ့ပြောတဲ့မပြောတဲ့တွေးတဲ့မတွေးတဲ့ကိုအကြောင်းအကျိုးနဲ့တကွခွဲခြားနားလည်ပြီးတော့နားလည်တဲ့အတိုင်းနဲ့မလုံတဲ့နားရှောင်တယ်လုံတဲ့နားလုံတယ်မပြောတဲ့နားရှောင်တယ်ပြောတဲ့နားပြောတယ်မတွေးတဲ့နားရှောင်တယ်တွေးတဲ့နားတွေးတယ်အဲ့ဒီလိုမလုတ်တဲ့မလုတ်လုတ်တဲ့မလုတ်တဲ့ပြောတဲ့မပြောတဲ့တွေးတဲ့မတွေးတဲ့ကိုသိပြီးတော့သိတဲ့အတိုင်းလည်းအမှန်နဲ့အကောင်းကြီးကြီးပဲလုတ်တဲ့ပုဂ္ဂိုလ်ပြောတဲ့ပုဂ္ဂိုလ်တွေးတဲ့ပုဂ္ဂိုလ်ကိုပညာရှိလို့ခေါ်တယ်။ဒါလေးကတော့ကောင်းတယ်ဒါလေးကတော့ဆိုးတယ်လို့သိုံလေးနဲ့ပညာရှိလို့ဖြစ်သေးဘူး။ကောင်းတယ်လို့သိတဲ့လူကိုတကယ်လုံမှဆိုးတယ်လို့သိတဲ့လူကိုတကယ်ရှောင်မှအဲ့ဒီပုဂ္ဂိုလ်မှပညာရှိပြောမယ်ဆိုရင်တော့သိတဲ့အတိုင်းကျင့်မှပညာရှိခေါင်းတော်ကိုယ်ပိုင်ထဲမှာဝိသသရဏသံပန်တော်တို့မပါဘူးလားမပါရဲ့ဗျာဒါလည်းတော့သိတယ်လား
ဝိသသုံးပ
ါအဲ့ဒီအနေနဲ့ပဲနဲ့ပွားလိုက်တဲ့အခါကျတော့ဝိသကဝိသဆိုတာသုံးပါးရှင်းပါးမသိတဲ့နဲ့ဒုက္ခရောက်ရောသရဏသင်္ဃာပါမသိတဲ့နဲ့ဒုက္ခရောက်ရောလူရင်းကျူရှင်နေပြီးအောင်လို့ဝိသဆိုတာအသိဉာဏ်သရဏဆိုတာအကျဉ်းဒါလူရင်းနဲ့တော့အသိဉာဏ်ကျမှခုနသုံးမျိုးရှင်မျိုးအကျဉ်းကျမှ15မျိုးအဲ့တော့လူရင်းကတော့အသိဉာဏ်ရောအကျဉ်းမှအပြည့်စုံတော်မူသောမြတ်စွာဘုရားဒါလေးပေါ်ပြီးတော့ကိုယ်ကလည်းအသိဉာဏ်အကျဉ်းမှပြည့်စုံအောင်ကြိုးစားမှာပေါ့အိဗေကျေကတော့ဂုဏ်တော်ပေါ်တဲ့နေ့ကျမှလာမှာပေါ့အဲ့တော့သိလည်းသိရှင်းလည်းရှင်းမှပညာရှိလို့ခေါ်ပါတယ်အခြေခံလေးတွေကစပြီးတော့ပေါ့လေသိလေတာမကောင်းလို့ဆိုတာမသိဘူးလားသိတော့သိတယ်တောင့်နေဆိုရင်ပညာရှိမို့ဘူးပဝင်းရင်ကပညာရှိလို့လေးစားခံရတဲ့ပုဂ္ဂိုလ်ဝင်ဖြစ်စေသိလေတာမကောင်းမှန်းသိရတဲ့နဲ့တောင့်နေတယ်ဆိုရင်ပညာရှိမဟုတ်ဘူးကွန်စားတာမကောင်းမှန်းသိရတဲ့နဲ့စားနေတယ်ဆိုရင
်
ပညာရှိမဟုတ်ဘူးဦးဇင်းတို့ဟိုမော်လမြိုင်မှာနှစ်တရားကြီးဝင်းကြီးဆံပြောင်းဝဲသွားဟောမိရတယ်တရားပါဟောတော့အဲ့ဒီနေ့မှာဆွမ်းလန်ကတဲ့ဒကာမကြီးတွေကအုံသွန်းနဲ့ရိုးရိုးသွန်းနှစ်မျိုးပါလာတာပေါ့။အ ုံးသွားနဲ့ရိုးရိုးသွားရှင်ပြဘာဖုံးပေးမလဲဆိုတော့နှစ်မျိုးလုံးဖုံးပေးမယ်လို့ပဲပြောလိုက်တော့ဘာကြီးလို့မဟုတ်ဘူးနော်တို့ကိုယ့်အတွက်တကယ်တကြီးကလာတဲ့ပုဂ္ဂိုလ်တွေကဒီကချက်ပြပါတယ်ဆိုတော့အာနာရာနဲ့နှစ်မျိုးလုံးဖုံးပေးမယ်ဒါပေမဲ့အုံးသွားနဲ့ကိုယ်နဲ့မတည့်မလဲပြီးတော့မဖုံးတော့ပါဘူးလေစိတ်ကတော့တွေးသေးတယ်ဒါပေမဲ့တို့စိတ်မကောင်းဖြစ်သွားပါလိမ့်မယ်လေဆိုတော့ဖုံးပေးနိုင်ပြီလေဖုံးပေးလိုက်ပြီးတော့ညတရားဟောတော့မဟုတ်ရင်ကြရပါပဲဇက်တွေထူးလို့တရားဟောနေတဲ့အချိန်မှာလည်းဇက်တွေရဲ့ကြီးနဲ့ဟောရတာအဲ့တော့အုံးသွားနဲ့ကိုနဲ့မတင်မှန်မသိဘူးလားအုံးနဲ့ကိုနဲ့မတင်မှန်ပြည့်ရတဲ့အုံးပါတဲ့စားတော့သွားစားတာဟာပညာရှိလို့လားမရှိလို့လားပြောရလိုက်တာဒါလည်းအရာနတ်အရာအုံသွန်းသရနောက်ဆုံးရင်လည်းမှတ်မိလို့ပြောကြတာအဲ့ဒီကလေးကနောက်ဆုံးရင်အုံပါတယ်ငကိုကလေးကဥက္ကဋ္ဌတောင်ပေါ်မှာလည်းပဲဆောက်နေတယ်အုံသွန်းကတည်းကဣလူရှင်ဣဒိရှိပါတယ်ဒါပေမဲ့လုံးဝမခုံးသေးပါဘူးကိုယ်နဲ့အုံသွန်းမတင်မှန်းသေးလို့မကတ်ပါနဲ့ပြောရလည်းမရဘူးသူကတောက်ကြနေတိုင်းကတ်တယ်ရေရများရှိကြလားမပြောတတ်ဘူးနော်အဲ့ဒါလုံးဝမခုံးဘူးအုံပါတယ်ကြောက်ကြတာမှမခုံးသေးဘူးအဲ့ဒီနေ့ကျမှအားနာတဲ့ဆင်းနဲ့သွားခုံးပေးလိုက်တာအဲ့ဒါနဲ့ပြောခဲ့ပါလေနောက်ဆိုရင်တော့အုံကုန်လည်းမဆုံးတော့ဘူးအုံကြောက်ကြောက်လည်းမဆုံးအုံပါတဲ့ပစ္စည်းဘာမှမဆုံးတော့ဘူးကုံကုံပြောလိုက်တယ်လူနာမဲ့အုံပိုင်ရင်တော့မပတ်သက်တော့ပါဘူးလို့နာမည်စကားရပြောတာပေါ့လေအုံပါတဲ့လူလာတော့လည်းပဲပတ်သက်ရမှာပဲပေါ့သင်သားမျိုးပြောလိုက်တာအုံကုန်တော့ကြောက်ပြီနော်အဲ့တော့သွေးတို့နဲ့အငန်းနဲ့မတင်မှန်းပြည့်တဲ့နဲ့အငန်းနဲ့စားနေတယ်ဆိုတာပညာရှိလို့လားမရှိလို့လားမရှိလို့စီချိုဖြစ်နေမှန်းပြည့်တဲ့နဲ့ချိုတွေစားနေတယ်ဆိုတာလေပညာမရှိဘူးဒါအခြေခံကတည်းကပြည့်လို့ရအောင်ပြောပြတာပါအစဉ်အဆက်အထက်ထက်မှာအများကြီးရှိတာပေါ့လူရင်းမှကမှသိရတဲ့သိရတဲ့သိတဲ့အတိုင်းကျင့်မှပညာရှိအဲ့တော့ပညာနဲ့အသက်ရှင်ရတာကတရားဆိုတရားဉာဏ်ညတ်ပါတယ်ပညာကလည်းသုံးမျိုးရှိတာပေါ့လူမှတ်သားပညာစဉ်းစားပညာရှုပွားပညာလက်သေးဖွဲ့နားဆင်ပြီးတော့အချက်လက်တွေစုဆောင်မှတ်သားလို့သိနေတဲ့ဘဝတုဒ္ဒအပိကြတော့မှတ်သားပညာလို့ခေါ်တယ်မသားကလေးအချက်လက်ကိုခြေခံပြီးတော့ပဲဖြစ်ဖြစ်ကိုယ့်ရဲ့ဘဝအတွေ့အကြုံခံဘဝခံစားချက်ကိုခြေခံပြီးတော့ပဲဖြစ်ဖြစ်အကောင်းဆုံးအကြောင်းကျိုးကိုစဉ်းစားသုံးသပ်ရှင်းရှင်းနိုင်တဲ့ပညာကြတော့စဉ်းစားပညာတတိပဒဏ်ဒီလနဲ့ဝိပဿနာရှုမှတ်ပေါ်များလို့သိလာတဲ့ဝိပဿနာဉာဏ်မဉဏ်ဖွင့်ကြတော့ရှုပွားပညာအဲ့ဒီပညာအစင်းမြင့်တဲ့ပညာရှိဆိုတာအဲ့ဒီပညာသုံးမျိုးလုံးပြည့်စုံရမှာပဲမသားပညာစဉ်းစားပညာရှုပွားပညာပညာသုံးမျိုးလုံးရှိမှပညာရှိစေဧကန္တပန္နိတာတကယ်ပညာရှိဆိုတာယဟန္တာပဲယဟန္တာမဖြစ်သေးတဲ့ကပညာရှိအစ်စ်ကိုမဖြစ်သေးဘူးဒါမြတ်စွာဘုရားရဲ့ဓမ္မနိဗ္ဗာန်လောကုတ္တရနိဗ္ဗာန်ရဲ့ရှုထောင့်ပေါ့မှတ်သားပညာလောက်နဲ့ပဲအချက်လက်တွေဘုဟုတာတွေပြည့်စုံနေတယ်ဆိုရင်တော့ပညာရှိလို့ပြောလို့ရအောင်ပညာတတ်လို့ပဲပြောလို့ရမယ်သူ့မိရတဲ့ရှင်မသိတာကမရှိဘူးသူ့မသိတာကဘာမှမရှိတာကိုအချက်လက်တွေစုံဘုဟုတာတွေစုံနေဆိုတာပညာရှိတာမဟုတ်ဘူးပညာတတ်တာဘွယ်ဒီဒီရရဆက်လည်းပညာရှိမဟုတ်ဘူးပညာရှိတာမဟုတ်ဘူးနော်ပညာတတ်တာဒါပေမဲ့ဘွယ်ဒီဒီရတစ်ဖက်ကရတစ်ဖက်ကလည်းပဲအကြောင်းကျိုးကောင်းဆုံးနားလေတဲ့စဉ်းစားပညာကြီးဝိပဿနာတရားဓမ္မနေပဲထိပါဘူးမယ်ဆိုတော့ရှုပွားပညာတွေပါရှိတယ်ဆိုတော့လေပညာရှိခေါ်နိုင်တာပေါ့လေအကောင်းဆုံးကြောင့်ကိုခွဲခြားပြီးတော့နားလေမှာပညာရှိလို့ခေါ်တာလုံးတယ်မလုံးတယ်ပြောတယ်မပြောတယ်ကျိုးတယ်မပြောတယ်ကိုသိပြီးတော့သိတဲ့အချိန်ရှင်းသုံးပါပညာရှိလို့ခေါ်တာအသေးစိတ်ထပ်ပြောမယ်ဆိုရင်တော့လေမသားပညာပဲရှိတဲ့ပုဂ္ဂိုလ်ကြတော့ပညာတတ်ပေါ့စဉ်းစားပညာပဲရှိတဲ့ပုဂ္ဂိုလ်ကြတော့ပညာရှင်ပေါ့အမြဲတမ်းစဉ်းစားတွေ့တော့ဆင်မြင်သုံးသပ်နေဆိုတော့ပညာတွေကရှင်းသန်းနေတာကိုရှုပွားပညာရှိတဲ့ပုဂ္ဂိုလ်ကမှပညာရှိလောကီနယ်ပယ်တွက်ပါအသေးပဲကြည့်ကြအောင်လုပ်မယ်ဆိုရင်တော့လက်တွေ့အပညာမှာလက်တွေ့ပညာမှာရှိတဲ့ပုဂ္ဂိုလ်ကမှပညာရှိရှုပွားပညာကိုလက်တွေ့ပညာလို့လည်းပြောလို့ရတာပေါ့ပညာရှိမှတရားသူတွေရဲ့နည်းမြတ်တယ်ဘာလို့လဲဆိုရင်ပညာရှိမှကိုယ်ကောင်းကျိုးရောသူတစ်ပါးကောင်းကျိုးရောတည်ဖို့ရဆောင်နိုင်ဘူးကိုယ့်ရဲ့စီဝါရေးတိုးတဲ့ဖို့လည်းပညာမရှိဘဲနဲ့ရပါမလားမရဘူးအင်ဂျင်နီယာတို့ဆရာတို့အဲ့ဒီလိုပညာမျိုးတက်မှာမဟုတ်ဘူးကိုယ့်ရဲ့လုပ်ငန်းဝင်ပညာပေါ့လေဒီရောက်နေလဲလုပ်တဲ့ဆိုလဲကိုယ်လုပ်နေတဲ့ကိုယ်ရောင်းနေတဲ့ကုမ္ပဏီနဲ့ပတ်သက်တဲ့ပညာဒီရောက်နေလုပ်ငန်းနဲ့ပတ်သက်တဲ့ပညာတက်ရမှာပဲအဲ့ဒါလောကီပညာပြည့်စုံမှလည်းလောကီနယ်ပယ်မှာဒီလိုဆိုလို့ဆင်းရဲလာတာနေရပါပဲပြီးတော့ပညာရှိမှလည်းလောကဓာတ်ခံနိုင်ရှိတယ်ပညာရှိမှကျုံလာတဲ့လောကဓာတ်ကိုယောနိတော်မနတိကာရနဲ့ဆင်တရားအတင်းတင်းနှလုံးသွင်းပြီးတော့သိချမ်းသာအောင်နေတတ်တယ်ပညာမရှိဘူးဆိုရင်လောကဓာတ်နဲ့ကျုံရှိရှိတိုင်းတိုင်းဖြစ်တော့တာပဲ အများကောင်းကျိုးကိုလည်းပညာရှိမှပယ်ဖို့ရည်ဆောင်နိုင်ပါတယ်တလောကလုံးမှာအများကျိုးကိုပယ်ဖို့ရည်ဆောင်နိုင်ဆုံးပုဂ္ဂိုလ်ဟာမြတ်စွာဘုရားပါအများကျိုးကိုတလောက်တော့ကြည်ကြည်ချင်းနဲ့ဆောင်ရွက်နိုင်တာဟာပညာရှိလို့မြတ်စွာဘုရားရဲ့အကျိုးဆောင်မှုကအရေးတွေအချင်းနဲ့များပြားတဲ့အရေးအတွေးအချင်းလည်းမြင့်မားလာပါတယ်အရေးတွေအချင်းနဲ့မြတ်စွာဘုရားသက်သာရဲ့အကျိုးဆောင်မှုကိုခံယူရတဲ့တတ္တဝဝိညာဉ်ကတတ္တဝတွေဟာအသိအကျဉ်းအနန္တဘာလို့လို့ကိုမရှိတတ်နိုင်ဘူး။လောကနယ်ပယ်ကအများကြီးဆောင်ပါတဲ့တဲ့ပုဂ္ဂိုလ်တွေဆောင်းတောင်းသိမ့်နေရှိမှာပါ။ရည်တွက်လို့ရပါတယ်။တကယ်မှတ်တမ်းမတင်ပြလို့တည်းရည်လို့မရတယ်။တင်ထားမှဆိုရည်တွက်လို့ရတယ်နော်။သက်သာရဲ့အကျိုးဆောင်မှုကြတော့ရည်တွက်ကလည်းရည်တွက်လို့မရဘူး။အရည်တွေကြတော့လေလောကနယ်ပယ်ကသဝနေရည်ကျမ်းမာရည်သူတစ်ပါးရဲ့သဝနေရည်ကျမ်းမာရည်ဖြည့်ဆည်းပြီးတဲ့ပရဟိတအလုပ်လေးဆိုတာကကာမဂုဏ်ချမ်းသာပဲပြီးနိုင်လား။စားပြီးတဲ့ဆိုတာလည်းတကယ်တော့ကာမဂုဏ်ပြီးတာပဲလေအဝတ်ပြီးတဲ့နေပြီးတဲ့ကျမကြီးတွေဖြည့်ဆည်းပြီးတဲ့ဆိုတာလည်းကာမဂုဏ်ချမ်းသာတွေပဲဖန်တီးပြီးနိုင်လားရက်စွာများကြတော့ကာမဂုဏ်ချမ်းသာတွေကိုလည်းဖန်တီးပြီးနိုင်တယ်ကာမဂုဏ်ချမ်းသာတွေဘဝချမ်းသာတွေအားလုံးရဲ့လွတ်မြောက်ရာနိဗ္ဗာန်ချမ်းသာကိုလည်းဖန်တီးပြီးနိုင်တယ်ဒါကြောင့်ရက်စွာများချင်းရဲ့အများကျိုးဆောင်မှုကရည်သွေးအချင်းလေဘယ်သူမှအဆွမ်းဆန်နိုင်လောက်အောင်ကိုမြင်မလာပါဘူးတော်လကလုံးကအများကျိုးတည်ဖို့ပါတဲ့ဆိုတဲ့ပုဂ္ဂိုလ်တွေဘယ်သူမှမြတ်စွာဘုရားကိုနှိုင်းယှဉ်လို့မရပါဘူးအဲ့ကြောင့်ဗုဒ္ဓသာသနာပြုတဲ့နေရာမှာအရေးအတွက်တွေကိုသိပြီးတော့စဉ်းစားမနေပါနဲ့လူတရားကိုတဏ္ဍာကုတီအောင်လုပ်ပြရတဲ့လူတရားကိုမဲဆိုင်အောင်လုပ်ပြရဘဲကအကျိုးကြည့်တော့
လူတရားကို
မဲဆိုင်အောင်လုပ်ပြရတဲ့အကျိုးကြည့်တယ်လူတသိန်းကိုစောင့်ဝင်နေရေးပြေဆောင်ဖန်တီးပြရတဲ့လူတရားကိုကုသတရားတွေဝအောင်လုပ်ပြရတဲ့ဘဲကအကျိုးကြည့်တယ်
လူတရားကိုကုသတရားတွေဝအောင်လုပ်ပြရတဲ့အကျိုးကြည့်ပါ
ကဲဒါဆိုရင်ဘာဖြစ်လို့အရေးတက်တယ်လိုက်ပြီးတော့နှိုင်းရှင်နေမလဲအရေးတွေးခြင်းကတခြားကြည့်တော့သာသနာပြုတဲ့သာသနာပြုတဲ့စနစ်ကအရေးတွေးကအကြီးဆုံးမဟုတ်ပါဘူးအရေးတွေးကအကြီးဆုံးပါအဲဆိုလိုက်ပါပညာရှိရင်
ပညာရှိရင်
ဆက်ဆုံးလိုက်တော့
ပြည့်ပြည့်ပညာရှိရင်ပြည့်ပြည့်ဆက်ရှင်ပြည့်ပြည့်ပညာရှိရင်ပြည့်ပြည့်ဆက်ရှင်ပြည့်ပြည့်ပ
ညာရှိရင်တရားပြသိရင်မြင်ရသည်။တိလသမารိပညာရှိရင်တရားဆိုတဲ့မြင်ရပါတယ်။ဒါကြောင့်တရားနာပြတဲ့မှာတရားဆိုတဲ့မြင်ရအောင်တိလသမารိဖြင့်ကြိုးစားအထုနိုင်ရပါသည်လို့ဆုမကောင်းတောင်းရင်းနဲ့တရားနှင့်တရားတော်ရဲ့ပထမပိုင်းကိုဒီမှာပဲဒီကုန်းဆုပါတော့မယ်။အပမာဒီနာသံပါတိသာအပမာဒီနာမမေ့မလဲရောမပေါ့မသာပြင်းပြထက်သန်မှန်ကန်သောတတိတရားဖြင့်တမ္ပါဒီထပိလသမားတိပညာဥစ္စာတော်တိခါသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းဤသံများနေကွာစေကြဝဂန္ဓမှာရှိကြတဲ့လူနဲ့ဇမတ်တတဝါအားလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သယင်ဒီနေ့2004ခုနှစ်ဒီဇင်ဘာလ27ရက်ရန်ကုန်မြို့စံချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလန်ကံမြင့်ကျောင်းတိုက်အတွင်ကံမြင့်ကျောင်းတိုက်တရားဝဲဆင်းမြောက်ရေးဝေယဝိသခွင့်နှင့်တရားဝဲအလူရှင်များဥပပေါင်းစီစဉ်ဆင်ရင်ကျင်းပတဲ့မိဂညိတော်ဖြင့်ညွဲ့အားမှုထားကိုယ်လည်းလူမျက်စောရင်အားကြည့်စုပြီးတော့ဒေါ်အေးအေးဝင်းသာလီမောင်မြတ်တို့ရဲ့သမီးမယူသနာရှင်သားငယ်မောင်မြတ်ဆန်ကြီးရဲ့မိသားစုတို့ရဲ့ဓမ္မဒါနတရားအလူအမတဒါနအနိမ့်ဖန်အလူဓမ္မတဲ့ပင်မှာတရားနှင့်တရားလိုအညီပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားလူပေးလို့မှဖြစ်ပါလိမ့်တရားလူရှင်နေနဲ့တရားလူမပေးလို့ရင်တရားလူခံပုဂ္ဂိုလ်များနေနဲ့တရားလူမခံယူရင်တရားပိုင်ရှင်ဖြစ်တော်မူတဲ့တမင်ကြီးမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်းဥစွာရှိခိုးပူဇော်ကြရအောင်အလုံးစုံလည်းရှိထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အိပ်ပဲ၃မျိုးတစ်မျိုးကို၃ကောက်စီညီညီညာညာပွားများလိုက်ကြပ
ါဒီရပါးသိနေမှုတော့ညစွာဖျားအရဟံဒီရပါးသိနေမှုတော့ညစွာဖျားအရဟံသိကြွေးရရဲ့နိုင်ပြီမကောင်းမှုကိုသူရမှုတော့ညစွာဖျားအရဟံသိကြွေးရရဲ့နိုင်ပြီ
ယသောဖြစ်ရှိရဲ့အရဟံဂုဏ်တော်ပေါ်များပူဇော်ပြီးဖြစ်တဲ့အတွက်လက်ဥစီသားတော်လေးတွေဆက်ထားပြီးတော့မျက်လုံးလေးတွေဖိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေရပုဂ္ဂိုလ်ရဲ့ပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်သာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါသည်။ဒီနေ့တရားရှင်စီရဲ့တရားတော်ရဲ့ဒုတိယပိုင်းကိုဆက်ပြီးတော့ဟောကြားနာကြားရပါမယ်။သီလမရှိသူရဲ့နှစ်တရားအသက်ရှင်ခြင်းဖြင့်သီလရှိသူရဲ့တရက်တာအသက်ရှင်ခြင်းကအစာကောင်းများစွာပူပြီးမြင့်မြတ်ပါလေ။အဒီအဆုံးမတော့အဒီအဆုံးမတရားဒေသနာတော်တိုင်းတိုင်းသာရှင်းပြမယ်ဆိုရင်သီလနဲ့နေရမယ်။သီလနဲ့နေမယ်ဆိုရင်တရက်အသက်ရှင်နဲ့တရက်မြင့်မြတ်တယ်။တစ်လအသက်ရှင်နဲ့တစ်လမြင့်မြတ်တယ်။နှစ်နှစ်အသက်ရှင်ရင်လည်းတစ်နှစ်မြင့်မြတ်တယ်။နှစ်တရားသို့မဟုတ်အသက်ရှိတဲ့ကတစ်သက်လုံးသီလနဲ့နေကောင်းတယ်ဆိုရင်တသက်လုံးမြင့်မြတ်တာပါပဲ။နေ့တရားနဲ့ရှင်တဲ့တရားတဲ့ရှင်တဲ့ကမြတ်တဲ့ဆိုပြီးတော့တရားပင်အသက်ရှင်ရမယ်အသက်တူတူပဲနေရမယ်ဒီလိုဆုလိုတာမဟုတ်ဘူးနော်။တရားဆိုတဲ့မြင့်မြတ်တယ်ဆိုတဲ့အကြောင်းသာပြောတာ။သီလရှိပြီးအသက်ရှင်မှတရားဆိုတဲ့မြင့်မြတ်တယ်။ဘာလို့လဲဆိုရင်တရားမောင်နာလို့အားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့အနေနဲ့သီလကိုခြေခံပြီးအားထုတ်မှသီလဒီတော်မြေကြီးပေါ်မှာရက်တည်ပြီးတော့အားထုတ်မှမိမိရဲ့ภาวนาလို့အောင်မြင်နိုင်လို့ဒီလမလို့မျိုးဆိုရင်ကိုယ်မလုံခဲ့တဲ့ကိုယ်အမှားတွေနှုတ်အမှားတွေပြန်တပြေးရပြီးတော့စိတ်နှလုံးပူတော်ရတယ်စိတ်နှလုံးပူတော်ကစိတ်မတည်ငြိမ်စိတ်မတည်ငြိမ်တော့သိနေသိထိုက်တာတွေမတည်တော့ဘူးတရားမလို့ပဲနဲ့ဟိုလိုလိုဒီလိုလိုဖိုင်းနေရင်လုံရင်ချင်ရင်လောကီအယုံကမကုန်နေတဲ့ချင်းချင်းရင်စာဝင်နေရင်ရုံးချမ်းလှူဆိုင်နေတဲ့ဆိုရင်တော့ဒီလမလုံတာတွေကသိသာရဲ့လားမတိကြဘူးပေါ့တဲ့ရှင်နော်။ဘာရင်လည်းလုံးကြီးနေကြတာသီလမလုံတာရဲ့ပူလောင်မှုကိုမခံစားကြရဘူးပေါ့။မှန်ပါဗျာ။ပျော်နေကြတာပဲပေါ့နော်။တရားတည်းအားထုတ်ပြီးဆိုတဲ့အခါကျတော့သိပါတယ်။ဦးဇင်းတို့ဒီကတခုမှတရားဟောတရားပြလုပ်ပြီးခရရုံကမျိုးတိုင်းလုပ်ပြီးလေးတယောက်တရားဆင်ရတယ်။သူကတရားလျှောက်တယ်တရားလျှောက်တယ်ငိုတော့တာပဲ။ဘာလို့ငိုတာလဲဆိုတော့သူ့ရဲ့ကြောမြင့်တစ်ခုလုံးပူလောင်မှုလို့တဲ့။အဲ့ဒါနဲ့ပူလောင်တဲ့အချိန်မခံနိုင်လို့ငိုအဲ့ဒါနဲ့ဦးဇင်းတို့ကလည်းကမ္ဘာမ်းပြင်ပေးရတာပေါ့လေနေနေရာလေးရှူလိုက်ဘလိုလေးရှူလိုက်ဒီညာလေးကိုဘလိုလျှောက်လိုက်ဒီညာလေးထိုင်နေပြီမဲ့တော့ဒီညာလေးလျှောက်လိုက်စသဖြင့်ပေါ့ချူရင်းမနေနေတိုင်းနေတိုင်းတမျိုးတမျိုးကြီးကြောင်းကြောင်းပြီးတော့ပြင်ပေးရတယ်ဒါပေမဲ့လို့ကြောမှုတဲ့ခြံကမပြောက်ဘူးဒီညာလျှောက်လည်းပဲကြောရင်းကြီးတစ်ခုလုံးပူလောင်နေတာပဲအဲ့ဒါနဲ့ဦးဇင်းကပြောရတာပေါ့အတိတ်ဘဝတစ်ခုခုကသူတစ်ပါးကိုကြောသူ့အောင်လုပ်ခဲ့တယ်အခုတို့ကဒီချိန်မှာလာပေါ်တာဖြစ်နေတယ်တရားဆိုတော့ဒီဝေဒနာပေါ်လာဒီဝေဒနာကိုကြောလွန်အောင်ရှုမှတ်နိုင်မယ်ဆိုရင်ဒီကနေ့ဒီအခုတို့တွေပေါ်မလာတော့ဘူးပေါ့ဒီဒုက္ခဝေဒနာတွေမခံစားရတော့ဘူးပေါ့ဒီကနေ့ကတရားအဆင်မထားဘူးဆိုရင်တော့ကိုပြည့်တဲ့နာအခုတို့ကနေအခုတို့ကနေရဲ့ရှုပြီးတဲ့ဟာဒီကနေ့ကြလို့ရှိရင်ပေါ်လာတော့တာပဲဒီကနေ့ကျမှကြောပူနေမယ်ကိုယ်တတိပဏဝိပဿနာလို့ဆိုနိုင်နေအောင်အားထုတ်မထားဘူးဆိုရင်အဲ့ဒီကြောပူတဲ့ဉာဏ်ကိုခံနိုင်ရရှိပါမလားမ
ရှိနိုင်ပါဗျာ
မရှိဘူးကြောပူတို့ကြောပူလို့နာကျင်ကြိုက်ခဲ့ပြင်းထန်တဲ့ဒုက္ခဝေဒနာကြီးကိုခံစားပြီးတော့ဒေါသတွေဒေါမနတတွေရှင်းနေပါပဲအခုတို့စိတ်စိတ်တိတ်တိရှင်းနေပါပဲဒီတော့ဒီကနေ့ကျမှဒီဝေဒနာပေါ်တဲ့ဆိုင်တရားအထင်ကြီးဆုံးပေါ်တာကောင်းတာပေါ့ကျေးဇူးတောင်တင်ရအောင်ပါဒီတော့ကျေးဇူးတင်ပြီးတော့ရှုမှတ်ဖို့တွန်းအားပေးရတာပေါ့အခါတည်းလည်းပဲသင်္ခါရကြီးပေါ့အသေးဘဝကတော့ပြန်မှတ်မိဖို့မလွယ်ဘူးဒီဘဝမှာငငယ်တုန်းကဘလို့အကုသိုလ်တွေလုပ်ခဲ့ဘူးလေသူများကိုယဉ်ကျေးမှုနဲ့လောင်းကြတာမျိုးတို့ဘာလို့ရှိခဲ့ပုဒ်လာအဲ့ဒါတွေပြန်စဉ်းစားဖို့အဲ့ဒါနဲ့တရက်ကြတော့ပြုံးပြုံးမျိုးနဲ့ရောက်လာတယ် တပည့်တော်ပေါ်လာပြီများတယ်တပည့်တော်ထဲတန်းအောင်လုံးကကောတောင်းနဲ့သွားရင်းနဲ့ကဏ္ဍတွေအရှင်းလန်းလန်းရင်းနေဦးထဲမှာပြုတ်ပြီးတော့စားခဲ့မှုလေကဏ္ဍဆိုတာကလည်းနေပြီးမှဆက်ရတာလားအရှင်းနဲ့ဆက်ရတာလား
ရှင်းလန်းလန်းကိုဆက်ခါလား
အော်အဲ့လိုရှင်းနေကြတာလားကဏ္ဍကတိရလို့ရှိရင်အံပုတ်ကြတော့မှာလားကဏ္ဍနဲ့ကြည့်ဝဲရနော်အဲ့တော့ကဏ္ဍဆိုတာကနေပြီးမှပြုတ်လို့ရှိရင်စားလို့မကောင်းတော့ဘူးတေးပြီးမှကြော်ထားတယ်ပြီးမှချက်ထားတယ်စားလို့မကောင်းတော့ဒါကြောင့်အရှင်းလန်းလန်းလေးရင်းလို့နဲ့ပြုတ်ရတာအဲ့အဲ့လိုကဏ္ဍကောင်းတွေအရှင်းလန်းလန်းပြုတ်ခဲ့တဲ့အခုဒီကြောင့်တပီတော့ကြောက်ပူတာပဲရှိနေမယ်အဲ့ဒါနဲ့ပြုတ်ပြီးသားအခုဒီဆရာကတော့ဆက်ပြီးတော့မရတော့ဘူးပေါ့လေဒါမဲ့လို့ကဏ္ဍကြီးကတော့ပြုတ်ပြလိုက်တဲ့ကဏ္ဍကြီးကတော့တက်ရှိချင်းစားတော့မရှိတော့ဘူးဒါမဲ့လို့တောင်းမှန်လိုက်ပေါ့ကိုပြုတ်ပြီးတဲ့ခဏလေးနဲ့တောင်းမှန်ပေါ့။ကျန်နေတဲ့ခဏမှန်တယ်လေတောင်းမှန်ပေါ့။ဒါပေမဲ့ပြုတ်ပြီးတာဆိုရင်ထက်တယ်လေးလေးပြုတ်ပြီးတော့ဖြစ်မှာမလား
။ဖြစ်နိုင်ပါဘူး
ပြ။မဖြစ်ဘူး။ပြုတ်ပြီးတာဆိုတော့ထားလိုက်တော့အကြောင်းရင်းလေးကိုသူကသိသွားပြီဆိုလို့ရှိရင်တော့ဖြည့်ရှင်းဖို့ဒီလမ်းကလည်းလွယ်ကူသွားပါပြီ။အဲ့ဒါနဲ့နောက်မှလည်းဆက်ပြီးတော့လည်းကျူးစားပေါ့လေခဏတောင်းမယ်။နောက်မှစောင့်ကြည့်ရတဲ့စိတ်ကလေးလည်းဝင်းမြူထားနိုင်တော်ပြီ။နောက်ဆိုရင်သူတစ်ပါးအကျိုးစီးပွားပျက်စီးမဲ့အလို့သူတစ်ပါးထိခိုက်မဲ့အလို့သူတစ်ပါးနင်းရမဲ့အလို့ဆိုရင်ငါဘရောမှမလုပ်တော့ဘူး။အဲ့ဒီလိုလေးတာစိတ်ကိုဆုံးဖြတ်တာ။ပါဠိလိုဆိုရင်တံဝရစိတ်လို့ဆိုတာပေါ့။ဘာလို့ခေါ်လဲ
။
တံဝရစိတ်တံဝရဆိုဆောင်းစင်းရပြောတာနော်။နောက်ကိုဆောင်းစီးတော့မယ်။နောက်ကိုဘရောမှမလုပ်တော့ဘူး။နောက်ကိုရှင်းပြမှာတော့မယ်လို့စိတ်နှလုံးဒုံးလုံးထိုက်ပြီးတော့ဆုံးဖြတ်လိုက်တဲ့ဆိုရင်သီလရှိသွားတာပဲ။သီလဆိုတာကဆောင်းစင်းရခေါ်တာမဟုတ်လား။
မှန်ပါပါခင်ဗျ
ာခေါလုံးကမလုံးနာတဲ့ရှိတိုင်းကတရားများရစံဆိုရင်တော့လောကကြီးမှာတရားရတဲ့တရားမှမရှိမှာမဟုတ်ဘူးနော်တိလလုံးကမွေးကိုသဘာဝစကရင်ကဗောဓိတန်မြာစကရင်ကတိလလုံးရတဲ့ကလေးရှိမှာမလားမရှိဘူးနော်ဒီဘောမှာလည်းပဲမသိနားမလဲခင်တော့ကတိလမလုံးနာတဲ့ရှိမှာပေါ့နောင်လုံးဆောင်ပြီးနေတဲ့စိတ်လေးမွေးလိုက်လို့ရှိရင်ခံငယ်မမမွေးလိုက်လို့ရှိရင်တိလလုံးသွားတာပဲဝိပုယဟန္တာကလည်းဒီလိုကျနော်အာဘတ်ဖြေရတာပေါ့လေလူကြတော့အာဘတ်ကဖြေလို့လည်းမရဘူးသူများတဲ့တပ်ဒီမှာအာဘတ်ကဘယ်လိုဖြေမှာလဲကတိနေပြီခိုးပြီးတော့ရောဘယ်လိုအာဘတ်ဖြေမှာလဲဖြေလို့ရမှာတောင်းမယ်ရတတ်နိုင်တော့တာနော်တောင်းလေတောင်းမယ်နောင်မလို့တော့ပါဘူးဆိုရင်စောင့်ကြည့်တဲ့စိတ်ကလေးမွေးရတယ်အဲ့တော့နောက်မှဝိပဿနာဟိုပြင်းတဲ့ဒီလေးကိုင်းတယ်ရှုပါတာပေါ့သမယိုးကြိုက်ဒီနဲ့ခိုင်တဲ့နိုင်ပြင်းတဲ့နိုင်ခိုင်တဲ့နိုင်ပြင်းတဲ့နိုင်ဆိုပြီးတော့အဲ့ဒီလိုကြီးလုံးလုံးမရဘူးရေပုံရအများစုအနေနဲ့သာအချိန်တွေကတတ်မှတ်မိရတာတကယ်တမ်းတော့ဘောအားထုတ်နေဆိုရင်တော့အဲ့ဒီလိုမူတည်ကြီးသွားမှာမဟုတ်ဘူးကိုကြုံလို့ရတဲ့အချိန်တွေမှာမူတည်ပြီးတော့ပြုပြင်ကြောင်းနေသွားရတာဈေးညံကများများအားထုတ်နေတဲ့ပုဂ္ဂိုလ်ကဈေးညံများများအားထုတ်ရတာပဲတဏှာကြီးတဏှာခတ်လို့သွားတဲ့ဘွယ်ဈေးညံနဲ့မှတရားရမယ်ပုဂ္ဂိုလ်တဏှာကြီးအေးလို့ဟိုမှာတဏှာခတ်လို့သွားဆိုင်တရားရမှာမလားမရဘူးတော့ဒါကြောင့်အရှင်ဘုရားတိကဆိုတဲ့တရားအဆင်းသက်ကြီးဒီမှာခေါ်ခဲ့ပြီးသားပါ။အဲ့ဘာရရှိရမှာတရားရတာ။ကမ္မထန်ကြီးပြီးတဲ့သဘောနဲ့သင်္ဍန်သက်တဲ့သဘောနဲ့ကထိုင်တနိုင်၊ဈဉ္ဇန်တနိုင်၊ထိုင်တနိုင်၊ဈဉ္ဇန်တနိုင်နဲ့ဒီလိုသွားကြရတာ။ဓမ္မမို့လေကမ္မထန်စအာထုခါစားမှာရှင်ရအောင်လို့ဒါအဲ့ဒီလိုသွားရတာ။ကိုယ်ခန္ဓာကိုယ်မှာသို့မဟုတ်ကိုယ်စိတ်မှာဖြစ်တဲ့ကြောင့်လည်းမဟုတ်ဘူးဒီလိုကျုံလာပြီးဆိုရင်တော့ကျုံလာတဲ့အဖြစ်အပျက်ပေါ်မူတည်ပြီးတော့ကမ္မထန်ပြုပြင်ပေးရပါတယ်။ရန်နံကကြတော့အဘရှိရတဲ့စကားလေးခုနပြောလိုက်ပြီးတော့နန္တော်ကြီးဓမ္မတိတာသွားသတိရတယ်နန္တော်ကြီးဓမ္မတိတာကိုယ်တိုင်တရားတော်မှာပြောခဲ့ဘူးတာလည်းနားဘူးတာပါသူများကြီးပြောရတာမဟုတ်ဘူးနော်တရားအကြီးကြီးတဲ့အကြောင်းလေးအဲ့ဒါနန္တော်ကြီးဓမ္မတိတာကဟုတ်ဆောင်ဆုံးမှာစိန်ဆောက်တာပေါ့လေစိန်ဓမ္မယုံကြီးအကြီးကြီးဆောက်တော့နန္တော်ကြီးကပဲဒီဇိုင်းတွေပါနေဆွဲကိုယ်တိုင်လည်းစီမံခန့်ခွဲပြီးတော့ဆောက်လုပ်ပေးရတာပေါ့အဲ့ဒါဒီကြီးတွေပါလေကပ်ပြီးရမယ်ဆိုတော့ရန်ကုန်ဆင်းလာရတယ်ရန်ကုန်မှာအဲဒီကတော့အခုလိုလမ်းသူဆိုင်ကြီးနဲ့မဟုတ်ဘူးပေါ့လိုင်းကားနဲ့ဆီးရတာလိုင်းကားကြီးကတော့တနည်းအားဖြင့်တော့လိုင်းကားကကဗရိတ်ဆောင်းအောင်လိုက်တော့သူ့ဘေးနားမှာမကန်ကဆိုင်တဲ့အမျိုးသမီးကနန္ဒာကြီးတမတ်တိုင်ရင်ဝင်နေရောက်လာတဲ့အဲ့ဒါရှောင်းလို့မရတော့ဘူးလေရှောင်းလို့မရတော့ဒါပေမဲ့အဲဒီကတော့ပြီးပြီးကျောက်ကျပါပြီနောက်တော့ဆုံးမှာမင်းဆက်တော့တရားဒီပါတယ်ဆိုင်ရတဲ့တရားဒီပါတယ်ဆိုင်တော့တရားကြီးတရားတိုင်းလိုက်ပြီဆိုတာနဲ့ဖတ်ခင်တဲ့တွေ့ရင်လူကြီးပေါ်လာတယ်။အဲ့ဒါသမာဓိမှနေနေရမယ်ဉာဏ်ဒီလိုမျိုးဝင်နှက်ချက်တော့သမာဓိကလည်းရှေ့မတက်နိုင်တော့ဘူး။ဉာဏ်ဒီကလည်းပေါ်မလာတော့ဘူး။အဲ့ဒါနဲ့နောက်ရတိကြတော့အာဘရှင်ပေါ်လို့ဝိနည်းဝိနည်းကအတိုင်းပေါ်လို့အာဘရှင်ကြီးကတော့နှမျိုးရှိတာပေါ့ အမှန်တကယ်ညာရုပ်ပြီးတော့ခြေယုံခြေရတာလည်းရှိတယ်ဝတ်ဆောက်ပြီးတော့ခြေရတာလည်းရှိတယ်အဲ့ဒါဝိဓိပါတိဆောက်ပြီးတော့အာဘတိပါတိခြေပြီးတော့မှတရားရတဲ့ခါကျတော့ပေါ်မလာတော့ဘူးတဲ့တိလရင်းမကြည့်ဘူးလားကိုယ်ကိုယ်တိုင်ယုံကြည်တာမဟုတ်တော့မှတရားများပြတ်သွားပြီလားလို့တန်မြတ်ဖြစ်ပြဖြစ်ပြမျိုးတစ်ဖက်ကနေကျုံလာခဲ့ရင်တောင်သမာဓိကိုအနှံ့ရှက်ပေးပါလေဒါကြောင့်သီလလုံးကိုစိတ်ကိုအရေးကြီးပါတယ်။ကိုကမျက်မှောက်ဘုံရင်တရားထမ်းတဲ့ပုဂ္ဂိုလ်ဆိုရင်ပို့ပြီးတော့တောင်အရေးကြီးပါတယ်။ဒါကဝိပဿနာအလုပ်ဘာဝနာအလုပ်တွေပြောနေတော့လောကီနေပဲတော်တော်များများအရေးမကြီးဘူးလား။အရေးကြီးပါတယ်။လောကီစီဝါရှာတဲ့ပုဂ္ဂိုလ်တွေလည်းသီလလုံးမှာစီဝါတက်တာ။အခုကံကြီးရဲ့တရားနာပိဋကတရားဘာဝတဲ့ပုဂ္ဂိုလ်တွေဆိုတော့သီလလုံးကြီးရဲ့အကျိုးငါးမျိုးဆိုတာကြားမှုရမှာလား။ကျေပါလေးလို့ပြောကြည့်ပါဦး။သီလအကျိုး၅မျိုးလို့ရှိတယ်လေ။ဟိုအောက်ကတက္ကမကြီးကခံမုဂ္ဂရီညွှန်နေတာကြားတယ်။ဟုတ်တယ်ဒီလိုအယုတ်များတဲ့ဟာမျိုးကြတော့ဒီတိုင်းမှတ်ရတာခင်ဗျခံမုဂ္ဂရီနဲ့စက်ထားမှမှတ်မိတာ။သီလလုံးကြီးရဲ့အကျိုးတွေထဲမှာထိတ်ဆုံးကလာတာကစီဝါသက်ခြင်းနဲ့ဒုတိယတစ်ချက်ကဂုဏ်တရေညှို့ဆိုခြင်းတတိယတစ်ချက်ကပိဋက၄ပါးပဲပိဋက၄ပါးဝင်ဝင်ရေရဲမှုကိုဝန်နိုင်ခြင်း၄ကမတွေ့မဝေးသိရခြင်း၅ကသိပြီးတဲ့နောက်ကောင်းမြတ်သုတိလာရောက်ရခြင်းအဲ့ဒီမှာထိတ်ဆုံးကျူကစီဝါတုတ္တခြင်းနဲ့သီလလုံးမှာစီဝါတုတ္တခြင်းသီလလုံးတော့ဆိုပါတော့အလွယ်ဆုံးကမှပြရမယ်ဆိုရင်အလေးခိုးတဲ့ဆိုင်နဲ့အလေးမခိုးတဲ့ဆိုင်ဘယ်ဆိုင်အားပြီးမလို့အလေးမခိုးတဲ့ဆိုင်အားပြီးမယ်ဈေးကြီးတဲ့ဆိုင်နဲ့ဈေးထိုးတဲ့ဆိုင်ဘယ်ဆိုင်အားပြီးမလဲ
ဈေးထိုးတဲ့ဆိုင
်အပိဓာရဲ့လားဈေးထိုးတဲ့ဆိုင်အားပြီးမယ်အဲ့ဒါတိလလုံနဲ့ဆိုင်တိလလုံလုံနဲ့ပုဂ္ဂိုလ်ဟာဖောက်တယ်ရဲ့အားပေးမှုကိုခံယူရတဲ့စီပေါင်းစာတူတည်းခဏတည်းဆိုတော့တစ်ဖက်သားကဒီလိုအလေးကိုမှမသိဈေးကြီးကျန်ထားမှမသိလို့ရှိရင်တော့လည်းအားပေးမှာပေါ့သိတော့ပြီဆိုတာနဲ့အားပေးပါအောင်လားအ
ားမပေးတော့
ပါအားမပေးတော့ဘူးကွန်ပျူတာကိုရေးသေးကောင်းလို့ဟိုရောဒီနော်ဟိုရောဒီချက်ပေါ့လေဝိချော်တာလည်းဘာလို့ညာရဆက်သိတယ်ပါလားအဲ့ဒီလိုဆိုတော့ကိုယ်ရည်နာဟိုဆော့ဒီဆော့နဲ့ဆိုတော့သိပါပြီဆိုတာနဲ့အာမပြီးတော့ဘူးဒီစိတ်တွေဘာတွေဖြစ်နေလဲဒီတိုင်းမှာကြီးကုန်ငတ်တဲ့စိတ်ကတော့ဖြင့်ဘလို့ရောတယ်ဘလို့နှောတယ်ဆိုတော့စီပဲဆိုတော့ပဲစီနမ်းနမ်းပဲစီနမ်းနမ်းနဲ့တော့ကြီးညာထားတာပဲဘာတွေရောတော့
ဆုံးတွေရော
တာဟုတ်လားသူရင်းကြတာမဟုတ်ဘူးနော်ဟုတ်လားဒီချို့ကိုမန်တဲ့မောထိုက်တဲ့ကကြတော့ကုန်နေတာကြီးနိုင်နေတယ်စောင်းပြီးတယ်စောင်းပြီးတယ်ဘယ်ကလာဝဲမှလဲဆိုတော့ဟိုပဲစီနမ်းဟိုကုန်မီရတယ်ကျေးဇူးတင်တဲ့ရောင်းတဲ့ကုမ္ပဏီကစောင်းကြီးတွေဝယ်တယ်ဆိုတော့ကဘာလို့ဖို့တော့ရောင်းတော့ဖို့ပါခင်ဗျအဲ့ဒါဘယ်တိကရတဲ့ရောင်းမှန်ပြီးပြီဆိုတာနဲ့အဲ့ဒီတိအားမပြီးပါအောင်လားအား
မပြီးတော့ပါ
အားမပြီးတော့ဘူးဦးဇင်းတို့လည်း6ခုပဲမှာပြီးသုံးတော့လည်းပဲစီဟုတ်လားကိုထောက်ကတဲ့ကယူနေဆုံးပြီးမောင်းပြီးကိုကကိုအိမ်မှာမဖြစ်တဲ့စီလဲပြီးဆက်ဆက်လေအဲ့ဒါကုမ္ပဏီကဒီလမ်းမလုံးဆုံးတဲ့ကုမ္ပဏီကိုဖြစ်နေတယ်ဆိုရင်အာမေမှုကိုများတော့တိလလုံးလုံးမှလည်းယုံကြည်မှုကိုရပါလေပတ်စံနေချိတာလှဲ့တာပြန်မပြည့်ဘူးဆိုရင်ကိုယ်ကယုံမအောင်ပါလ
ား
ယုံကြည်တော့ဘူးဘယ်လိုကဘယ်ကံတိရောက်ကိုလိုက်ပါမယ်ဖိတ်ချပါပါညာနဲ့ပြောပြီးတော့ကိုယ်လည်းမတော့ဘူးဆိုရင်ယုံကြည်မှုရှိတော့ဘူးဟာနိုင်ငံကြောင်ဘယ်နဲ့သိပြီလို့ချင်းတော့သေချာတော့အလုပ်ကောင်းကောင်းရှားစီရမယ်ဆိုပြီးတော့အာမခံပတ်စံနေယူထားပြီးတော့ပို့မပြီးဆိုရင်ရောယုံကြည်မှုရှိပါအောင်လ
ား
မရှိတော့ဘူးတပွဲလို့တော့ရခိုင်ရမယ်အကြောင်းမသိသေးရင်တော့နိုင်ငံခြားသွားကြည့်တော့လိုက်ပြင်ရတယ်ဆိုတော့ပြင်ရတာပေါ့ဆက်လာရောင်းတာလည်းမရှိဘူးလားအဲ့တော့သီလမလုံးဘူးဆိုရင်အာပိမှုလည်းမခံယူရဘူးယုံကြည်မှုလည်းမခံယူရဘူးတစ်ခါတည်းအာပိမှုနဲ့ယုံကြည်မှုဆုံးရှုံးတဲ့အတွေ့ရောဂီနဲ့ပဲမှလည်းစီးပွားဥစ္စာကျဆင်းမှုပဲရှိပါတယ်ဒါကပြစ္ဆုတ်ကံသစ္စာတောင်ကိုပြောတာနောက်ကံရပြည့်တော့ပြောကြတာမလို့တော့ဒီရမလုံးကြီးရဲ့အဖြစ်တွေမျိုးစုံခံရတော့ပါပဲအဲ့တော့ဆုံးလိုက်ပါပါတယ်တော့ကိုကြီးရင်ကောင်းရင
်ကိုကြီးရင်ကောင်းရင်ဆေးပြေသက်ရှင်မြင့်မြတ်ပြီကိုကြီးရင်ကောင်းရင်ဆေးပြေသက်ရှင်မြင့်မြတ်ပြီကိုကြီးရင်ကောင်းရင်ဆေးပြေသက်ရှင်မြင့်မြတ်ပြီ
သမารိရှိသူရဲ့တည်တရားအသက်ရှင်ခြင်းဆဲသမာရိရှိသူရဲ့တည်ရတာအသက်ရှင်ခြင်းကအစာပေါင်းများစွာပူပြီးမြင့်မြတ်ပါတယ် ဒါမြတ်စွာဘုရားရှင်ရဲ့ဓာတ်ရဲ့အဆုံးမှာပါအဲ့ဒီအဆုံးမှာကိုလည်းနိုင်ရှင်းဆုံးမယ်ဆိုရင်တရားစုတရားလည်းဉာဏ်ရတာမြင်မြန်အောင်သမာဓိနဲ့နေရမယ်သမာဓိကြောင့်ဒီမင်းကြီးကလည်းပြောခဲ့ပြီးသားပါပဲစိတ်ကြည်ငြိမ်မှုရှိမှအဋ္ဌဉာဏ်ဆိုတာပေါ်ပါတယ်ဝိပဿနာလည်းအထောက်ကြတဲ့ပုဂ္ဂိုလ်ဆိုတော့သမာဓိ၉တောင်တူတာပေါ့သမထသမာဓိဧကဂ္ဂရသမာဓိပဲဖြစ်ဖြစ်ဝိပဿနာသမာဓိလို့ခေါ်တယ်ခဏိကသမာဓိပဲဖြစ်ဖြစ်သမာဓိကရှိကိုရှိရမှာလိတ္တလူတွေကောင်ပြန်ဝဲနေတယ်အကွက်လေးတွေအခင်လေးတွေကလှလိုက်တာဟိုအကွက်လေးကခုနကတကွက်ဒီညာကတကွက်ဟိုလိတ္တလူတွေအကွက်ကလေးကလည်းကံတရားတော်အောင်ဟုတ်ကောင်းတယ်နော်အချို့လိတ္တလူတွေအကြီးကြီးကတည်းကဆေးချထားတယ်လို့ပဲဥစဉ်ကတောင်မှာဆိုလိတ္တတွေမျိုးစုံနေအဲ့ဒါလိတ္တလေးကအဝါလေးတွေရောစင်ကြီးတွေရောညီကြီးတွေရောကျောင်းစုံကြီးအကွက်ကလေးတွေကလည်းမျိုးစုံကြီးဘယ်နေညာလေးကလည်းပြလိုက်တာမပြောနေတော့အဲ့ဒီလိမ့်ရတယ်ဘယ်နေရာမှာဘယ်ပေါ်လေးနဲ့ဘယ်လိုလုပ်ထားတယ်လဲဆိုဘယ်နေရာမှာတော့ဘာအယောင်ကြီးရှိတယ်လဲဆိုတာတိတိကျကျသိကျင်နေတဲ့လိမ့်ရတစ်ဆက်ဆက်နဲ့ဉာဏ်ရုံကြည့်လို့သိနိုင်မှာမလားမသိနိုင်ဘူးလိမ့်ရလေးလာဆန်းပြီးတော့တာမန်ကြီးနဲ့လက်ကြီးနဲ့ခပ်ပပလောက်ပြန်ပြီးတော့ညီအောင်ထားပြီးတော့ကြည့်မှာအော်ဘယ်နေရာကတော့ဘာအယောင်ကြီးဘယ်နေရာလေးကတော့ဘယ်လိုအကောသိနေတိတိကျကျမသိနိုင်ဘူးလားဉာဏ်ရုံကြီးလည်းတော့ဟောလိမ့်ရဝါလေးလိမ့်ရအပြာလေးနဲ့အင်းင်းနဲ့သိမှာအဲ့ရလေးကိုမြေမြောင်ဖမ်းပြီးကြည့်လိုက်တော့မှအသေးစိတ်သိနိုင်ပါတယ်။ဒီလိုတော့ဉာဏ်ဘောကြီးကိုအသေးစိတ်သိခြင်းနဲ့ဆိုရင်သမာဓိအားကောင်းမှဖြစ်မယ်။အရှုခံအာယုံကတော့မြင်အောင်လုပ်လို့ရပါမလား။အရှုခံအာယုံကတော့သူ့ဘောကိုဆောင်ပြီးတော့ဉာဏ်နဲ့ဟာကဉာဏ်နဲ့မှပဲနှီးတဲ့ဟာကနှီးနေပါပဲ။ဒါပေမဲ့ကိုယ်စိတ်ကကြည်ကြည်နေတဲ့ဆိုတော့အရှုခံအာယုံဘယ်တော့မှမြင်မြင်နှီးနေတကယ်တော့ရှင်းပြီးတော့ထင်ထင်ရှားရှားမြင်ရပါတယ်။ဒါကြောင့်ရှုမှတ်ခါစားဟိုတိုင်းတိုင်းတိုင်းတိုင်းရှုမှတ်တာမျိုးမဟုတ်ဘဲနဲ့ဒိဋ္ဌာမှာတခြားဘာအလုံးမှမလုပ်ဘဲနဲ့ရှင်းပြီးအထုတဲ့ယောဂီတွေကြတော့မနေမနေဆက်မမှန်လို့မလုပ်ရဘူးလား။ရုံလုံးကြီးကြီးစလုံးမရှင်းတော့လုပ်ရမလို့ဘူးနော်။တအားကြီးစလုံးမရှင်းလုပ်တဲ့အခါကျတော့လေသတိညောင်းလာမယ်။ခါရီနာလာမယ်။ပြီးတော့ဒီနေ့အောင်လုပ်နေရတဲ့ကူပဲဒီအောင်လုပ်တဲ့အချိန်မှာပဲစိတ်ကရောက်ပြီးတော့ရှုခံအောင်ရဲ့သဘောကမထင်ရှားတော့ဘူး။တချို့ကြတော့လည်းနှီးမှကြိုက်တာကိုနှီးနှီးလေးယုံဒီမှာအမှတ်ဖိတ်ကြထင်တာကိုအဲ့တော့ဆရာမကနှီးမှကြိုက်တယ်ဆိုတော့ကိုယ်နှီးအောင်လိုက်လိုက်တာနဲ့လက်ဒိနာခါရီနာပြီးတော့ဘာမှလည်းမပြီးတော့ဘူးအဲ့တော့လုံလုံလေးလေးရှင်းအောင်တော့မလုပ်ရဘူးဒါပေမဲ့လို့ပုံမှန်သူ့လိုကိုယ်လိုသမ်းသာလွားနေတဲ့တဲ့ဆိုင်တော့ဒီဒီငင်းငင်းအေးစစ်စစ်လေးဒီဒီလေးလေးလေးလုပ်ဖို့တော့လိုအပ်တယ်ဒါဘာလုံးမှမရှိဘူးဆိုရင်ပြောတာပါနော်နေ့စဉ်ဘောမှာသွားရင်းလိုက်ရင်လုံရင်းခံရင်ဆိုင်ရောက်နေတော့ဆလုံးမချင်းသွားလို့ဒိဋ္ဌာကယောဂီလေဆလုံးမချင်းသွားလို့ဖြစ်ပါမှာဖြစ်နေပါမရှိဘူးငမွေးနာဆိုင်မှာငမွေးနာဆလုံးမချင်းစားလို့ငမွေးနာဆိုင်ကနင်းလို့ခံရတာရှိတယ်မလားအိမ်မှာလည်းပဲဆလုံးမချင်းနဲ့သွားစားလို့ဆင်းပါမယ်မစားလိုက်ရတယ်လည်းမရှိဘူးလားပြတ်နေကြတာစားသွားလို့လေဒီဒိဋ္ဌာမှာတော့သိသိနေမရပါဘူးပြတ်နေလိုက်ဆင်းထည့်သွားမှာပဲမလားအဲ့တော့မနှီးမညံခက်ခါမှန်လေးပေါ့။ဒါပေမဲ့စိတ်ကတကယ်တည်ငြိမ်နေပြီဆိုရင်ရှုခံရတာကညံလို့ညံသမှသည်။ပြေးပြီးမှတ်တယ်ပဲထောင်ပြေးနေတဲ့ပြေးနေတဲ့အချိန်မှာရှိနေတဲ့ယူတဘောနံတဘောတွေဟာရင်းနေရင်းနေတဲ့အာယုံကိုကြည့်ရတဲ့ကဲသူချင်းချင်းဆက်ဆက်နေရပါလေ။အဲ့တော့စိတ်တည်ငြိမ်မှုတမာတိအားကောင်းမှုကလည်းတရားတော်နဲ့တော့အထုတဲ့အနေအမှာလည်းအရေးကြီးပါလေ။လောကီစီးပွားဥစ္စာတွေလုပ်တဲ့နေရာမှာလည်းအရေးကြီးပါတယ်။ဖနက်ကုတ်အလောကီကိစ္စမှာလည်းသမာဓိရည်ကြီးတဲ့ကျန်တော့တခြားမရှိတော့ဘဏ္ဍခုံနိုင်ရုပ်ဘလုံးလုံးကမှတ်ထားနိုင်ပြီတော့။အညာဆိုလိုက်လေစိတ်တည်တန်းလျင်စိတ်တည်တန်းလျင
်ရည်ကြီးစိတ်ရှင်မြတ်ပြီစိတ်တည်တန်းလျင်ရည်ကြီးစိတ်ရှင်မြတ်ပြီစိတ်တည်တန်းလျင်ရည်ကြီးစိတ်ရှင်မြတ်ပြီ
နောက်ခင်ဗျားဆုံးမှပြရပါတယ်လို့ကိုယ်ကလည်းဆိုကြတဲ့ဟာလေးကတော့အလိုက်ဆိုကြည့်လေပညာမရှိသူရဲ့ဆောင်းမမှုတွေဝင်ဖျားဆုံးပါလေပညာမရှိသူရဲ့အနှစ်တရားအသက်ရှင်ရခြင်းဆက်ပညာရှိသူရဲ့တရက်တာအသက်ရှင်ရခြင်းကအဆပေါင်းများစွာပူပြီးမြင့်မြတ်ပါလေအဲ့ဒီဆုံးမလေးတိုင်းတိုင်းတိုင်းရှင်းဆုံးမယ်ဆိုတော့တရက်ဆိုတရက်မြင့်မြတ်အောင်ဘယ်လိုနေမလဲပညာနဲ့ရမယ်ပညာမဟုတ်တော့ဟုတ်မေတ္တာဆဲဟာမလည်းမြင်မယ်အရက်ထဲမှာတော့မေတ္တာမေတ္တာနဲ့အဆန်းဆွဲကြတာမေတ္တာမဟုတ်ဘူးမေတ္တာအဝိနုမမဖြစ်တဲ့ရရင်မှမပါတာခေတုပစ္စယောတို့ကလည်းဒီတိုင်းမှာပါပဆိုင်တိုင်းခါကြတော့ခေတုပစ္စယောအာရမဏပစ္စယောနဲ့ရရင်ကနေထည့်တဲ့ဆိုနေကြတာနော် ရည်ရည်နဲ့ထည့်တယ်မလို့ပါဘူးဖြည့်ပြုဖြစ်စေရောအာရမဏဖြစ်စေရောအဲ့တော့ပညာနဲ့နေရမယ်အမနည်းကလည်းပညာနဲ့ပတ်သက်တာကြီးပြောပြပြီးသားပါပညာရှိမှမိမိအကျိုးရောသူတစ်ပါးအကျိုးရောသိဖို့ရဆောင်နိုင်တယ်ပညာကလည်းဘယ်လိုမျိုးရှိတဲ့ရယ်ဘာလို့လဲလဲ
သက်ပညာရ
ဲ့မှတ်သားပညာမသာပညာစဉ်းစားပညာရှုပါပညာပညာရဲ့ဒုတိယတက္ကရာအကောင်းဆုံးအမှားအမှန်အကောင်းဆုံးကိုအကြောင်းအကျိုးနဲ့တကွာသတိရကြဖွဲ့ကြဝေဖန်ပြီးပြည့်တတ်တဲ့အသိဉာဏ်ကိုပညာလို့ခေါ်တယ်။ဒိဗ္ဗရေကသာမီးနဲ့မျိုးမျိုးဖွင့်မယ်ဆိုလေရတာပါပဲ။နောက်တစ်မျိုးကိုပြန်ကြည့်လိုက်ပေါ့ပညာရှိတယ်ပညာရှိတယ်ဆိုတာနှလုံးသားရဲ့ခံစားချက်ကိုအုံနောက်ရဲ့အသိတရားနဲ့ထိမ့်ချုပ်ဆောင်ပြီးနိုင်မှာပညာရှိလို့ခေါ်ပါတယ်။ပညာရှိဆိုတာဘယ်လိုပုံပုံမျိုးမှခေါ်တာလဲ။စကလုံးကမရှုပ်ပါဘူးနော်။ရှင်းရှင်းလေးပါပဲနှလုံးသားရဲ့ခံစားချက်ကိုအုံနောက်ရဲ့အသိတရားနဲ့ထိမ့်ချုပ်ဆောင်ပြီးနိုင်မှာပညာရှိ။နှလုံးသားရဲ့ခံစားချက်ကလောဘစိတ်ဓာတ်အယုံနဲ့တူလောဘဖြစ်ခြင်းလေ။အုံနောက်ကလောဘဆိုတာမကောင်းဘူးလောဘကဘယ်လိုဆူဆူကြီးဖြစ်စေဆိုတာသိတာပဲသိပြီလေလို့နှလုံးသားရဲ့ခံစားချက်ကမထိတ်ထုတ်နိုင်တော့လောဘဖြစ်ချလိုက်တယ်ပညာရှိသေးရဲ့လားမရှိတော့ဘူးဒေါသစိတ်ဓာတ်အယုံနဲ့တူနေပညာရှိသူတော်ကောင်းဆိုတာဒေါသမဖြစ်သင့်ဘူးတမန်ကလေးတဲ့ဆိုရင်ပညာရှိသူတော်ကောင်းလို့အများကသတ်မှတ်ထားတဲ့ပုဂ္ဂိုလ်ဆိုရင်ပုံပြီးတော့မဖြစ်သင့်ဘူးလို့သိတယ်ဒီလိုနဲ့ဒါနသစ္စာနဲ့အာယုန်နဲ့ကျုံတော့ဒေါသမကောင်းချောင်ပြီးထတာတွေပညာရှိအမြတ်အရင်မထွက်ဆိုတဲ့သက္ကဝုန်လေးနှလုံးသားနဲ့ကြောင်းမလာတော့ဘဲနဲ့ဘုံနိုင်ကျပေါက်ပွဲနေဆိုရင်ပညာရှိတယ်လို့ခေါ်နိုင်ပါဦးလားမခေါ်နိုင်ဘူးယူတည်းတဲ့ဒုတိယခါကအပြစင်းစီဆုံးကတော့ဒေါသပဲငကုကသူများတွေကချင်းကြီးနေကြချင်းညူနေကြဒီစားနေကြအများရဲ့ချင်းကြီးမှုချင်းညူလေးသားမှုကိုခံရတဲ့ပုဂ္ဂိုလ်မချင်းမပဲနဲ့ဒေါသကြီးကြီးပြီးတော့ဘုံနိုင်ကျပေါက်ပွဲပြီဆိုရင်အရင်လိုကြီးညိုမှုမျိုးထားနိုင်ပါအောင်လားသဘောတရားကြီးလို့ဖွင့်လို့နိုင်တဲ့ထောင်းအရင်လိုတော့မဖြစ်နိုင်တော့ဘူးအဲကြောင့်မို့လောဘတို့မာနတို့အတ္တမစ္စရိယတို့တခြားကိတာတွေမထိနိုင်တော့ဒေါသတို့ထိမှုမလို့လားတခြားကိတာတွေကျတော့သိထိမှုလို့လားဘာမလို့
လို့ပါ့ဗျာ
တခြားကိတာတွေလည်းထိရမှာလေဒါပေမဲ့ဒေါသကတော့ကုန်တဲ့ခါကျဆင်းသေးတဲ့နေရာမှာစိတ်ကိုသိတာလုံးနေ။ဒါကြောင့်ပညာရှိအမြတ်ကြီးမထွက်လို့ပြောတာဒေါသဆိုတာကတော့အနာဂတ်မဖြစ်သေးတဲ့ငါရှိမှာပဲပေါ့။ကိုယ်စိတ်နဲ့မတည့်တာတွေ့ဒေါသပေါ်လာမှာပဲပေါ့။ဒါပေမဲ့အဲ့ဒီဒေါသဖြစ်ခြင်းနဲ့ဒေါသကိုခြေခံပြီးတော့ကိုယ်မူရနှုတ်မူရကျန်းကျန်းကျင်တဲ့နှလုံးသားခံစားချက်ကလေးကိုအုံနောက်ရဲ့အသိဉာဏ်လေးနဲ့ဆင်းရှုနိုင်ရမယ်။ဒေါသဖြစ်လို့မတင်တော့ဘူး။ငါလိုပုဂ္ဂိုလ်ကဒေါသဖြစ်လိုက်လို့ရှိရင်ဘယ်ကောင်းမှမလို့။ဦးဇင်းလည်းယဟန်တန်ကဆိုတော့မပြောနဲ့တော့ဒကာဒကာမတွေကဒေါသငြိမ်းချမ်းတရားတွေဒေါသမဖြစ်တဲ့အကြောင်းကိုထောက်ပြီးတော့ကိုကဒေါသထွက်နေတယ်ဆိုရင်တဘာမှကြားမှာမလား။အော
်
မကြားတော့ပါဘူး။မကြားဘူး။ဒါကြောင့်မလို့ပညာရှိဆိုတာလည်းအဲ့လိုလေးမှတ်ထားပါတော့နော်။မှန်ပါပါရှင်။ဦးဇင်းကလူတရားဝဲကိုကံမြင့်ချောင်းထဲမှာတရားဝဲခေါ်တော့ဒကာကြီးဦးလူမော်ကိုထူးတတိယတယ်။ခါလေးကကံမြင့်တရားဝဲဆိုရင်ဒကာကြီးဦးလူမော်လည်းပဲအတိုင်းဟောလို့ပြီးခေါ်ရတာမဟုတ်လား။တရားကိုယ်တရားကိုယ်တော်ကပဲရှင်ကြီးကျောင်းကတရားတရားဆက်လာတယ်။တရားကြီးလူမကလည်းတနည်းကကျောင်းလာတာဘူး။ကျောင်းလာတော့ဦးလူမော်လို့လည်းပြောလဲ။အော်ဟိုတိတ်ခွေတိုင်းမှာပါတဲ့တရားကြီးလားတဲ့။ဟုတ်ပါတယ်။ဒီတိတ်ခွေတိုင်းမှာပါတဲ့ဦးလူမော်ကသူပါပဲပေါ့။သူဒီနေ့တရားကိုကျတော့ပါသေးရဲ့လား။ပါအောင်ရှင်။ဒီရောပြပါလိမ့်နော်။အဲ့တော့တရားကြီးလူမကလည်းကျောင်းတရားကိုကျောင်းမလာတာအကျောင်းတရားကြီးကတော့အများကြီးရှိတာပေါ့။အများကြီးတဲ့ကအကြောင်းတစ်ခုကဆွေကြောင်းအော်ဘယ်လိုကြီးအောင်ဆွေပြီးလို့လားသူကလည်းကြောင်းလိုက်နေရာဒေသကလည်းကြောင်းလိုက်ပတ်ဝန်းကျင်ဆိုတာကဆွေပုံကြီးတိကြောင်းမှုတွေနေရာဆွေအတန်တွေပြန့်လွင့်နေတဲ့နေရာဆွေခြေရာကြီးဘွားကြီးဆက်ခဲ့တဲ့နေရာအခုဆွေမရှိတော့ဆွေမပါခဲ့တော့တရားဝင်မသွားပြကြစီနေဆွေမမာဝင်ပြန်ပါမသွားခြင်းဘူးဣရိယာတိတိတာဒီပံမရင်ကိုရောက်တိုင်းဆွေကိုအယံမတိရတယ်ဆွေကိုသိသွမ်းတယ်မောင်းလို့ခြင်းတယ် အဲ့ဒါတကယ်ကြီးဘုရားကလည်းပြောပြတာနော်အဲ့ဒီခံစားချက်တိုင်းမှာသူ့ဘင်းလို့လည်းချောက်ခုလို့ပါအဲ့ဒီကြုံတိုင်းကြည့်ကြတော့မဟုတ်ဘူးသဘောကတော့အဲ့ဒီတိုင်းပဲနေရာတိုင်းကစိတ်ပုံရိပ်တွေကနှောင်းမှုနေတာကိုကိုတော်ကဟိုကနကနကလူကြီးနဲ့ပတ်သက်တဲ့တရားပွဲလေကျောင်းကြီးကမှဟောတော့တကယ်ကြီးဘုရားကလည်းတရားပွဲနာမလို့တဲ့ကောင်းမှမလို့လားတရားပွဲနဲ့တော့ပြန်လဲသွားဘုဆွေမပါမနဲ့မလားကျွန်တော်ပါတရားနာသူတရိယာမြင့်ရလိမ့်မယ်လေပြန်လဲသွားဟိုမဆိုင်ပါဘူးတရားဟာတရားပဲသွားနာလိုက်ဦးမယ်ကျောင်းကြီးလည်းရောက်လာမဟာတရားမြင့်နေရောက်လာပြန်လဲသွားပြန်လင်းငါချက်ကတော့ကသွားလိုက်ပတ်လိုက်ပြန်လဲတော့လိုက်ပြန်လိုက်နေတယ်ဒါကဲရတဲ့ဘောသူကနေတော့ဘယ်လိုနေတာမဟုတ်ဘူးနော်ကိုရဲ့မိသူကြီးကိုတတိယလို့တတိယမြန်ကခုပြောတဲ့ပညာရှိဆိုတဲ့သက္ကံရဲ့အသေးသေးလေးနဲ့နားလေပြည်တယ်လို့တတိယခွဲရမှာပဲဆိုတာမသိဘူးလားသိရပါဘူးတတိယကျောင်းတဲ့တရားပွဲဆက်လက်ခါနားနေတာဆိုတော့တသိတမဲ့အားလုံးနဲ့တတိယခွဲရမှာပဲအားလုံးနဲ့ဆွဲပါချရမှာပဲဆိုတာသိပါတယ်အုံတော်ရဲ့အတိတရားတွေခင်တဲ့ကတော့တနည်းနည်းတစ်ချိန်ချိန်မှာအာလုံးခွဲခွာကြရမှာပဲသိတဲ့လားပါတဲ့ဆိုတဲ့ဆွေးနေလေခွဲရမှာပဲဆိုတာကျူးသိပြီလားပါယောဂဝိညာဉ်ကလည်းဆွေးရတဲ့ကျူးပြပြီလားဆိုတော့မရတော့ဆိုတာသိပြီလားကျူးပြီးတော့လည်းထားလေးလေးဆင်းရင်ထားပါလားဒါပေမဲ့တကယ်ခွဲရတဲ့ခါကျတော့ခံစားနိုင်ရဲ့လား
ခံစားနိုင်တော့
မခံစားနိုင်ဘူးစိတ်ပေါ်ရည်နှမ်းမှုတွေနေရာမို့လို့တရားဓမ္မနာနိုင်တော့ဘူးနော်အဲ့တော့ဒါပါရွေးချင်းနဲ့ပြောရလဲဆိုတော့ပညာရှိဆိုတာကိုသိနေတယ်လို့တကယ်ကြီးလူမဟုတ်ဘူးပညာမရှိဘူးလို့ဆိုလိုတာမဟုတ်ဘူးဒါပေမဲ့ပညာကြီးရှိစေခြင်းနဲ့အခုလောလောဆယ်လည်းပညာတွေထိုင်လို့ရှိပါတယ်ဒါပေမဲ့ပို့ပြီးတော့ရှိစေခြင်းနဲ့ပုရုဇဉ်တဘာဝဟိုရန်ပုရုဇဉ်တဘာဝဆိုတာကတော့ပညာရှိတဲ့အခါရှိတယ်မရှိတဲ့အခါမရှိဘူးရှိတဲ့ဒိဋ္ဌာမှရှိတယ်မရှိတဲ့ဒိဋ္ဌာမှမရှိဘူးရှိတဲ့ပုဂ္ဂိုလ်ပေါ်ရှိတယ်မရှိတဲ့ပုဂ္ဂိုလ်ပေါ်မရှိဘူးဧကနာပါဠိတာတကယ်ပညာရှိအစ်စ်ဆိုတာယဟနာပဲယဟနာမဖြစ်သေးတယ်များတော့အရိယပုဂ္ဂိုလ်တွေဖြစ်စေတာမူပညာရှိတဲ့အခိုက်မှာရှိတယ်ပညာမရှိတဲ့အခိုက်မှာမရှိဘူးပညာရှိတဲ့ကိစ္စမှာရှိတယ်ပညာမရှိတဲ့ကိစ္စမှာမရှိဘူးကိုယ်ဆွေးနေတဲ့ဘက်ကဝေမြင့်ခြင်းနဲ့ပတ်သက်လို့ပညာရှိသလားမရှိဘူးလားဆိုတာကိုယ်စဉ်လို့ဘာမှမပြောလို့ဘူးကိုယ်ကိုယ်တိုင်စဉ်းစားသုံးသပ်ဖို့ပဲတည်ခြင်းတရားနဲ့ပတ်သက်ပြီးတော့ဟိုမိသားစုဆောက်ရအောင်ကြားဘူးလေမလားပါးကနေတော့ဖေးကလက်ထုံးမပြတ်ဘူးလေကြားဘူးလေမလားခမင်းသားလည်းမပြတ်ဘူးအိမ်ကိုသူမင်းတစ်ထုပ်ပဲမှလိုက်တယ်လေခါတိုင်းနဲ့ထုပ်ပါနေရကနေအဆင်းပဲမှလိုက်တာဒါသေးသေးမျိုးတော့ဘာလို့မကြားဘူးလားပဲနော်အဲ့ဒါတားပြီးတော့လည်းသားအောင်တိကျအောင်ခဏစက်တက်ပြောင်းနေရာလေးဖြည့်ထားပြီးတော့လက်ထုံးမပြတ်ဘူးမင်းတို့ဒီလိုနေရမယ်သမီးတို့ဒီနေ့တော့ထုတ်ပေးယူခြင်းအိမ်မိသားစုတွေအကုန်လုံးလည်းလာခဲ့ရေမိုးချုပ်ပြီးတော့ဝိသဒနာဆင်ဆင်ဝင်လာတယ်။ထေရောင်ကြီးလည်းနန်းနာထေရောင်ကြီးလည်းရသလားဆူဆောင်းတယ်။အဲ့ဒီလိုပြောလိုက်ကြတယ်ကတို့သားတော့ဆုံးသွားပြီ။တို့အကိုတော့မရှိတော့ဘူး။တို့ခင်မွန်းတော့ကွယ်လွန်သွားပြီ။တို့သခင်တော့ဘဝပြောင်းသွားပြီဆိုတာမိသားစုတွေအကုန်လုံးသိကြတယ်။တရားမှမင်းကြီးတစ်သက်မပြပါဘူးမတုံ့တော့ပါဘူးဒီပြန်နဲ့မလည်းနဲ့ဒီလိုဖြတ်တယ်လေးညာနေတာဆိုတော့ဟိုသားလုံးကိုမီးရှို့နေတဲ့အချိန်မှာတရားမင်းကခင်းတော့ရောက်ရောက်ရောင်းဆောင်ပြီးတော့လာမီးတယ်မှာလားဒီကလေးတော့သုံးသောမိုင်းမဲလုံးလုံးမလို့သူ့အေးကမီးရှို့တာမငုံကြတာမှလားနဲ့ပြီးတော့အသေးကဘယ်လိုပြောတော့ဥပမာလေးလေးတေးတဲ့ဆရာဘာမှမဆန်းဘူးငုံနေလို့ဘာမှအကျိုးရှိဘူးဆိုတဲ့အကြောင်းဘာဥပမာလေးနဲ့ပြောတော့ချက်ပြောတော့တရားထက်တယ်ပြောဦးမှာနော်ပြောပါအဲ့မပြောတော့ပါကောက်ကောက်ရင်ထားပြီးတော့အဖေကပြောတယ်သူငွေရေကုန်လဲတယ်လို့ပါပဲဟုတ်မိသွားနေမိသွားနေတဲ့ကတော့ဘုံတရားကြီးနဲ့တွဲမှန်းမှန်းလို့အဖေဆိုတော့လေထဲမှာလေထဲမှာစိုက်ကျိုးနေတဲ့တော့အလုပ်လုပ်တော့ငွေတွေပါတယ်ထားနေမှပြုဘူးလားဟောအဖေဆိုတော့လေထဲမှာလေထဲမှာတကယ်လို့တော့ငွေနဲ့တွေ့မှာပဲဆိုပြီးတော့ငွေရေကုန်လဲတဲ့ဥပမာလဲတဲ့ဥပမာလေးမှတ်ထားလိုက်ပေါ့ငွေရေကုန်အောင်လဲပြီးတော့ရေကုန်အသေးယူလိုက်တယ်လို့ပါလေနဲ့တည်သွားတဲ့ဆရာဘဝခေါင်းကိုဆွန့်ပြီးတော့ဘဝသက်ခန္ဓာခေါင်းကိုဆွန့်ပြီးတော့ခန္ဓာသက်ရှိတဲ့ကဘာမှမဆန်းပါဘူးငုံနေလို့ဘာမှအကျိုးရှိပါဘူးသူကနဲ့တူဘဝတော်ကပြောင်းသွားတာဝမ်းနေစရာမလိုပါဘူးအမိကရောဘယ်လိုစဉ်းစားတော့မခေါ်ဝဲလားမနှင်းမင်းပြန်အမိဆိုတော့ကိုယ်ဆောင်ရမှာလားကိုယ်ဆောင်ရတဲ့သဘောနဲ့ကန့်မှန်းလိုက်တော့သူ့မခေါ်ဝဲလာတာပါမနှင်းမင်းပြန်သွားတာပါပြာမြန်မာလူရဲ့ကြတာဘယ်လိုစဉ်းစားရလဲ ငုံကြီးတို့ပိတ်သွားရမယ်ရှိတယ်တော့ညီမလေးဆိုတော့မော်ဒယ်လုံးကတွဲမှာထားလိုက်ပေါ့ညီမလေးကမလှနိုင်ဘူးလားစကြတော့ပိတ်လုံးမှတောက်တယ်လေအဲ့တော့ငုံကြီးလေးရှင်တော်ကြီးရဲ့စားခြင်းနဲ့ပိတ်ရုံလေးရှိမှာပဲဒါကြောင့်မလို့မငိုတာပါငုံကြီးလေးရှင်တော်ကိုယ့်ကိုချစ်ခင်နဲ့တက်တဲ့ပုဂ္ဂိုလ်လည်းစိတ်မကောင်းဖြစ်နေတယ်ဆိုတာလည်းသာတာပေါ့လေနောက်ဇနီးမယားကြတော့ဘယ်လိုဆင်ခြင်လိုက်တော့ဇနီးမယားဆိုတော့ခင်မောတဲ့ဘုံမှာခက်ချွေးချွေးလေးနဲ့နှွဲမှာပေါ့နှွဲတော့ဟိုးကောင်းရင်ဘောကဇာမီးကြီးကိုယူပေးပါယူပေးပါလို့ကစားစားတောင်းတာဟာအသေးပဲမရှိတယ်လို့ပဲသိသွားတဲ့ပုဂ္ဂိုလ်တန်းတနေလို့ဘာမှကျူးမရှိဘူးဇာမီးကြီးကိုပူဇော်တဲ့ခလေးဆိုတဲ့ဥပမာလေးနဲ့မှတ်ထားလိုက်ပေါ့ဇနီးမယားဆိုတော့ဆွဲမှာပါလားနောက်ပြီးတော့အင်းငယ်ဒီဘောမှာလေးကျတော့ဘယ်လိုနှလုံးသွင်းလိုက်တဲ့ရတော့အင်းကအလုံးသမားလေးဆိုတော့သူကရေးပြီးခိုက်ရမှာပေါ့ရေးခက်တဲ့လူတွေလိုမှာဆိုတော့ဒီအိုးနဲ့သူကဥပမာပေးမှာပေါ့ကွဲသွားတဲ့ဒီအိုးကိုပြန်ဆက်လို့မူလအတိုင်းပြန်ဆက်လို့မရတော့တယ်လို့ပဲပြီးသွားတဲ့ပုဂ္ဂိုလ်ကတန်းတန်းလေးလို့ပြန်ရှင်းမှာမဟုတ်ဘူးငိုနေလို့ဘာမှမထူပါဘူးလူရည်နှစ်ချက်ကတော့ငိုနေလို့ဘာထူမှာလဲငိုနေလို့ဘာမှအကျိုးမရှိပါဘူးတခါကြီးမော်လေးပြောရတာပေါ့လေလာတဲ့ခါကျတော့တခါကြီးညည်းကြီးကြလို့တခါကြီးဝမ်းနေနေလို့မသိပြင်းရှင်းလာမယ်ဆိုတော့ဦးစင်းကိုလည်းရုံးကိုပြီးမယ်လို့ဟုတ်လားငိုလို့တော့တက်ရှင်လာပါမလားငိုလို့တော့အသက်ရှင်မယ်ဆိုရင်ဘုန်းကြီးကလည်းတနေ့လုံးငိုနေရတော့မှာနော်ကိုတော်ကလည်းမှလည်းလာပြီးရှင်းပြငိုပြီးပါအောင်ခင်ဗျာဒီလိုတော့ပြီးဆုံးသွားလို့ခင်ဗျာဒီလိုတော့ပြီးဆုံးသွားလို့ခင်ဗျာရှင်းမယ်ဆိုတော့ငိုပြီးမှပါသိချာနော်အဲ့ဒါတတိယဘုန်းကြီးကြီးကုဒနာမေတ္တနာရောကုဒနာရဲ့မေတ္တကြီးကုဒနာမေတ္တနာရဲ့မေတ္တကြီးတခါဦးလူမောမသိဘူးလားပြီးတော့ပြည်တယ်။ဘုန်းတော်ရဲ့အစီတရားနေနေတော့ဒီနေ့ခွင့်ရမှာပဲမွေးရည်ကုန်လဲတူပဲဘုပ္ပွင့်တူပဲစသည်အချင်းပြည်တယ်။တကယ်လက်တွေ့ကြုံတဲ့အခါကျတော့နှလုံးသားရဲ့ခံစားချက်ကိုတွန်းလှန်နိုင်ရဲ့လား
။
မတွန်းလှန်နိုင်ဘူး။ဒါဆိုရင်ပုဂ္ဂိုလ်ကနှလုံးနဲ့မဟုတ်ငါပညာရှိဖြစ်ခြင်းလားမဖြစ်ခြင်းဘူးလား။ပညာရှိတကယ်ဖြစ်ခြင်းနဲ့ဆိုရင်တော့ပညာရှိဖြစ်နေတယ်ဆိုရင်နှလုံးသားရဲ့ခံစားချက်ကိုဘုန်းတော်ရဲ့အစီတရားကထိကျုံဆောင်နိုင်ရမယ်။အုံနောက်ရဲ့အသီးတရားကနှလုံးသားကိုဆုံးမနိုင်မှပညာလို့ခေါ်ပါတယ်။ပြီးတော့ဒီတဲ့နှလုံးသားနဲ့မရောက်ဘူးဆိုရင်ပညာမဟုတ်သေးဘူး။အဲ့တော့အုံနောက်ကသိထားတဲ့အသီးတရားနှလုံးသားရဲ့ရောက်အောင်ကြတော့ဘယ်လိုလုပ်မလို့။ဒီငယ်ငယ်စာဒီမှာဒီပြက်ခဲ့မှုမှာပေါ့။တစ်ခေါက်ကြည့်ရင်လည်းရရလား
။
ရလေခဏပဲစာကနေစာမျိုးကြီးကြည့်ရည်ရဖို့ဆိုရင်ချက်တလေလေရှင်းနေရတာ။ဒီစားတဲ့ပုဂ္ဂိုလ်သူလည်းရသူလည်းရတရားလုံးရပါတယ်ဒါပေမဲ့ထပ်တလဲလဲရှင်းနေတဲ့ပုဂ္ဂိုလ်အခက်ခက်ခါခါဒီတော့ပဲအခက်ခက်ခါခါရွတ်အံတရစေနိုင်တဲ့ပုဂ္ဂိုလ်ထပ်တလဲလဲစဉ်းစားဆင်ခြင်နိုင်တဲ့ပုဂ္ဂိုလ်ကအမှတ်ပုံကောင်းတာပဲသူရဲ့သိထားတဲ့အတိတ်တွေကပြုပြီးတော့အသားပြည်တယ်လေဖြေတဲ့အခါကျတော့လည်းပြီးပြီးကြကြဖြစ်တယ်ဖြေတဲ့စကလုံးချစ်စွတ်တူရင်ပြုနေပါလေအခောက်ရင်နည်းနည်းပဲစကြက်စာအံစာပြန်လောက်ထားတဲ့ပုဂ္ဂိုလ်ချင်းအခက်ခက်ခါခါအခောက်ရင်များများသတ္တစာဆညာစာကြည့်လောက်ထားတဲ့ပုဂ္ဂိုလ်ကအမှတ်ပိုကောင်းနိုင်ပါလေ။ထပ်တလဲလို့ချင်းရဲ့နောက်တော့မှာအစွန်းသတိစိတ်တိဆိုတာရှိကိုရှိပါလေ။ဘာဝနာလို့အထုတ်ရတဲ့နေရာမှာလဲဘာဝိတောအခုလီကတော်လို့။ဘာဝိတောဆိုတာဖြစ်တာ။အခုလီကတော်ဆိုတာခြင်းများများစွာဖြစ်အောင်လုပ်တာ။တကြိမ်ဖြစ်ရုံနဲ့ဘာဝနာမခေါ်ရင်းဘူးနော်။အကြိမ်ကြိမ်ခါခါရှိမှဘာဝနာလို့ခေါ်ရင်။ဒါဆိုရင်ဒီနေ့ဒီညသိကြရမှာပဲ။ကိုကြီးကနေတဲ့မြန်လို့တဲ့ပုဂ္ဂိုလ်တွေကိုနာမည်ပါခေါ်ပြီးတော့စိတ်ထဲကနေပွားရမှာပေါ့ဘသူနဲ့တဏိကခွေရမှာပဲဒေဝနဲ့တဏိကခွေရမှာပဲဒါခက်တယ်လေသိနေထားမှာနော
်
တရဝအားလုံးတဏိသိရမှာပဲဆိုတာကတော့တရားတစ်ခုလုံးနာမှုဖြစ်ဖြစ်တရားတစ်ခုကြုံမှုနဲ့ရှားမှုလိုပဲဖြစ်ဖြစ်စားရဲဖတ်မှုလိုပဲဖြစ်ဖြစ်သိတာပါပဲတဏိကသိရမှာပဲဆိုတဲ့အကြောင်းကြီးတရားကဝိထာနာသိပြီးသားပြီးတော့သိပြီးသားပဲဒီခါလုံးပဲသိတာခက်တယ်လေသိတာဟုတ်ရဲ့လားထက်တယ်လေသိအောင်ကြတော့ပေးကြီးတဲ့ပတ်သက်တဲ့ဆိုရင်မရဏတတိဘာဝနာထက်တယ်လေပေါင်းနေထားရတာဘုရားတို့ကလည်းပတ်သက်ရင်ထက်တယ်လေပေါ့အနုတတိဆိုတာကအနုဆိုတာဆက်ဆက်လေတတိဆိုတာအမှရထက်တဲ့ခါကအမှရထက်တဲ့ဆက်တဲ့ခါကအမှရမှာထက်တဲ့ခါကသိတာပေါ့စတဲ့ခါကျလို့ရှိရင်ဘုန်းတော်ကအရာတစ်ခုသင်ပါတယ်နောက်တစ်ခါကျတော့အဲ့ဒီအရာလေးကပုံညက်သွားတယ်နောက်တစ်ခါထက်ပြက်လိုက်တော့ထက်ဆူလိုက်တော့ထက်စဉ်းစားလိုက်တော့ဘုန်းတော်ကမှပို့ပြီးတော့အရာထင်သွားတယ်ထက်တယ်လေလေခုလေထက်တယ်လေလေစဉ်းစားလေအဲ့ဒီသိုးလိုက်စဉ်းစားလိုက်တဲ့အကြောင်းညာကအုံနောက်ထက်မှနက်နက်နက်နက်ပြီးတော့ဝင်သွားပါတယ်ဆွဲဆွဲဆွဲဆွဲပြီးတော့ဝင်သွားပါတယ်အုံနောက်ထက်မှဆွဲတယ်လို့နှလုံးသားထဲမှလည်းဆွဲသွားပါတယ်ဒ အဲကြောင့်ဘုန်းတော်ရဲ့အတိတ်တရားကနှုန်းသားရဲ့ခံစားချက်ကိုသွန်မိုးနိုင်ဖို့ဆိုရင်ကိုသိထားတဲ့အတိတ်တရားတွေကိုချက်တလဲလဲအလေးအကျဉ်းလုပ်ရမယ်။ချက်တလဲလဲနှလုံးသွင်းဆင်ခြင်ရမယ်။နှလုံးသွင်းဆင်ခြင်နဲ့မကဘဲနဲ့လက်တွေ့အားထုတ်ရမယ်။လက်တွေ့ရှုမှတ်ပွားများရမယ်။အဲဒီလိုဆိုရင်တော့နှလုံးသားရဲ့ခံစားချက်ကိုဘုန်းတော်ရဲ့အတိတ်တရားကသွန်မိုးနိုင်တဲ့အတွက်ပညာရှိမှုဖြစ်ဘူးလား
။
ဖြစ်ပါတယ်။ဒီပြေးလက်ထက်မှာမပါဘူးမြဲဒီတက်ခွေလေးနားရတယ်ဆိုရင်ဒကာယူလူမော်နေနဲ့ဩပညာရှိဆိုတာဒီလိုမျိုးပါလားနှလုံးသားရဲ့ခံစားချက်ကိုဦးနှောက်ရဲ့အတိအကျနဲ့လွှမ်းမိုးနိုင်မှာပညာရှိလို့ခေါ်တာပါလားဆိုတာလေးသိပြီးတော့တောကားတွေပြေလျောက်တန်းကောင်းရဲ့လို့အောင်းမိနေပါတယ်နှလုံးသားရဲ့ခံစားချက်ကိုဦးနှောက်ရဲ့အတိအကျနဲ့လွှမ်းမိုးနိုင်မှာလေပညာရှိနောက်တစ်နည်းကတော့နှလုံးသားရဲ့ခံစားချက်တစ်မျိုးကိုနှလုံးသားရဲ့ခံစားချက်တခြားတစ်မျိုးနဲ့အစာထုတ်ဖလေနိုင်မှာပညာရှိနှလုံးသားရဲ့ခံစားချက်တစ်မျိုးကမကောင်းတဲ့ခံစားချက်ပေါ့ညှင်းတဲ့ခံစားချက်ပေါ့သေးသိမ့်တဲ့ခံစားချက်ပေါ့အဲဒီလိုသေးသိမ့်တဲ့ခံစားချက်တွေဖြစ်နေတဲ့အချိန်မှာညှင်းတဲ့ခံစားချက်ကောင်းမွန်တဲ့ခံစားချက်ထက်တန်းကျတဲ့ခံစားချက်တခြားခံစားချက်တစ်မျိုးကြီးနဲ့အစာထုတ်နိုင်ရမယ်အဲဒီလိုအစာထုတ်နိုင်မှလည်းပညာရှိလို့ခေါ်ပါတယ်ဆိုလိုက်ပါပညာရှိရင
်
ကုသိုလ်ကောင်းမှုနဲ့တဏှာကြီးရှောင်နေတဲ့ပုဂ္ဂိုလ်တွေမဲ့ဖို့နေပါဤလမ်းကိုရှောင်နေတဲ့ပုဂ္ဂိုလ်တွေအနေနဲ့ကမ္မတက္ကဓာပညာဥပဒနာပညာမဲ့ဖို့ပညာလို့ပညာသုံးမျိုးလိုအပ်ပါတယ်မဲ့ဖို့ပညာကတော့အကျိုးတရားအနေနဲ့ရမှာအကြောင်းတရားအနေနဲ့တကယ်လက်တွေ့လက်လောကမှာကကမ္မတက္ကဓာပညာရဲ့ပါရဲ့။အညာအာယုသေတံသုဒ္ဓနာသေတံရက်ထိုက်တာပြင်းပါလို့ဖြစ်နေ။ကမ္မတက္ကဓာပညာရဲ့ဝိပဿနာပညာရဲ့တကယ်လက်လောကမှာဒီနှစ်ခုနော်။အဲ့ဒီပညာကျတော့သေးသေးချက်မပြောတော့ဘူး။ပင်လသမာဓိပညာ၃ခု။နောက်ဆုံးမှတစ်ခုကဝိရိယနည်းသူရဲ့အနှစ်တရားအသက်ရှင်ရခြင်းဖြင့်ဝိရိယမြဲသူရဲ့တရက်တာအသက်ရှင်ရခြင်းကအစာပေါင်းများစွာပူပြီးမြင့်မြတ်ပါတယ်တရက်တို့တရက်မြင့်မြတ်အောင်ဘာနဲ့နေလဲဆိုရင်ဝိရိယနဲ့နေရမယ်ဝိရိယဆိုတာကိုယ်လုပ်တဲ့အလုပ်ရဲ့ဆန့်ကျင်တဲ့အကြောင်းတရားတွေကိုရဲရဲဝံ့ဝံ့ရင်ဆိုင်ရတဲ့တတ္တိကိုဝိရိယလို့ခေါ်ပါတယ်ကိုယ်လုပ်တဲ့အလုပ်ကိုနှောင့်ခေပါစီနဲ့ပြည့်စည်ပါစီနဲ့ဆိုင်ရမယ့်အကြောင်းတရားတွေကိုတုံ့လန့်နိုင်တဲ့သဘောကိုဝရိယလို့ခေါ်တာ။ဆောင်းနေကြီးမလို့ယာလူလူကအေးနေတယ်။ဟိုခါတိုင်းဆိုတော့လည်းသဘောသာဘုရားမှုကြည့်တာ။အေးလို့ကိုင်းလိုက်ပါဦးမယ်လို့ဆိုရင်အေးတဲ့သဘောကိုရဲရဲဝံ့ဝံ့ရင်မဆိုင်ရတာ။အဲ့ဒါဆိုတော့ဝရိယရှိတယ်လို့ခေါ်တာ။မခေါ်ဘူး။လက်တွေ့ဘာတွေမှာတော့ဝရိယဆိုတာစူးစားအဆင်သင်။ဒါမှမဟုတ်လုံလန့်ရှိတယ်လို့ပြောကြတာပေါ့။သူရဲ့တရားဝရိယတဲ့ပါဠိစကားလုံးလေးရဲ့လိုရင်းနေပေတာရင်းရင်းလာတယ်ကိုကိုမလည်းပဲလုံးဝမလုံးနဲ့ပတ်သက်လာရင်ရေးရေးကြီးရှိတာကိုပဲဝရိယလို့ခေါ်တာဒါကတော့ရေးရေးပရိနိယာထဲမှာလည်းပြောခဲ့ပြီးသားပါအေရပူရာသာရာသတိရတဲ့ပေါ်လေအလုတ်ပြည့်တဲ့အကြောင်းတရားလေးတွေကိုတွန်းလှန်နေတာဝရိယပဲကိုယ့်ကိုယ်ဉာဏ်နဲ့ဖြည့်ပြီးတော့ဟောပေါင်းလိုက်ပေါ့အဲ့ဒီနေတာကိုဝရိယလို့ခေါ်တာမဟုတ်ဘူးအလုတ်ကိုအလုတ်နဲ့ပြန်အောင်လုပ်နိုင်တာအလုတ်သေးကနေစိုင်းရင်တည်းပေါ်ထွက်လာတာကိုဝရိယလို့ခေါ်တယ်။မင်းတို့ဘယ်ကြီးထားပြီးတော့တရားတော်ထိုင်မှရဲ့အဲ့ဒီလိုနေမယ်ဆိုရင်ဝရိယရှိတယ်လို့ခေါ်နိုင်မှာမလား။မခေါ်နိုင်ဘူး။အလုတ်လုံနေတာတဲ့အလုတ်လုံရှိဖို့ကအထူးသားဝရိယစနေမှာလုံရှိဖို့ကအထူးသားပေါ့။ဘုရင်ကစေမီဘုကြီးကဘုရင်ကလည်းပြုံးလို့ရတယ်ဒီမှာကြီးတရားဒေသမှာတော့တရားထုတ်တာမင်းပညာထူးရလာတယ်ဆိုတာလေ။ဘာပညာတဲ့တော့ထိုင်ရဲ့အိတ်တဲ့ပညာခါရင်ကလေးတွေနဲ့ထိုင်ရဲ့မိတ်တဲ့ကလေးဒေတာမကြတာ3နိုင်3နိုင်ပဲအစိုးရထားဓမ္မယမသုပန်းပြီးတော့တရားထိုင်တရားတဲ့စိတ်ဝင်စားအရေးကမဝါနေလို့ထိုင်ရဲ့နဲ့ပဲအိတ်ကျော်သွားတယ်ပထမတရားနဲ့တော့မိတ်တဲ့တိ3လေးရောက်ရတော့အိတ်တက်သွားပြီအဲ့ဒါပညာထုတ်တိုးလာလို့တည်းသူ့မှာဝမ်းသာလို့မဆုံးဘူးလေအဲ့တော့အစိုးရကလည်းဆိုတော့ဘီလူလိုက်ခြင်းတော့ဒီယောဂီဝရိယရှိတယ်ပဲလို့ထင်ရမှာဖြစ်ဘူးလားဖြစ်တယ်ဒါပေမဲ့အလုပ်ဖြစ်ရလား
ဖြစ်ပါဘူး
အလုပ်မဖြစ်ဘူးအလုပ်မဖြစ်လို့ရှိရင်ဝရိယမရှိဘူးလို့ပဲပြောတာပဲနိုင်တော့နေပါဘူးတရားတော့အားထုတ်နေပါတယ်ဒါပေမဲ့အရှိန်အာရုံကြောင့်မှတ်လို့တော့မှတ်နေတယ်ဘာမှလည်းမသိဘူးဘာသမားကြီးမှလည်းမရဘူးစိတ်တွေကပြန်လွှဲလို့ အဲဒီတော့မရဉာဏ်ဆိုတဲ့တရားသားကြီးဘာမှတက်မလာဘူးဆိုရင်လေဝရိယရှိတယ်လို့မခေါ်ဘူးကိုယ့်ရဲ့ဈေးကလည်းမလုပ်ဖြစ်ရင်လေဝရိယရှိတယ်လို့မခေါ်ဘူးလုပ်ရင်လုပ်နေတော့လေအလုပ်ရဲ့အကြီးအသေးပေါ်ထွက်မလာဘူးဆိုရင်ဝရိယရှိတယ်လို့မခေါ်ပါဘူးအလုပ်ဖြစ်မှဝရိယပါအလုပ်ရဲ့အကြီးအသေးပေါ်ထွက်လာမှဝရိယပါဝရိယရှိပြီးတော့အသက်ရှင်မယ်ဆိုရင်တရားစုပြီးရင်းနေတယ်ဒီလိုဒီရဒီဝရိယကလည်းထည့်မယ်ဆိုတော့ဘယ်ကုန်နိုင်တော့မလဲဘယ်နေရာဒီမှာဝရိယရှိရမှာတော့တရားထုတဲ့နေရာဆိုတော့ဌာနကျတဲ့ဝရိယမရှိတော့ဘူးလားဌာနတရားဘောင်းနာဝရိယဝိသသတိရချင်းပုံညာကရိယာဝတ္ထု10ပါးဆိုတာရှိတယ်ဒါနနဲ့ပတ်သက်ရခြင်းလဲဝရိယရှိရပါတယ်။ဒီဒီပုံရကြရဝိသေဘာဆိုတာကနေ့စဉ်ကိုပြီးသွားမယ်အလုပ်တူ။ဒါနနဲ့ပတ်သက်လဲရှိရင်လဲနေ့စဉ်ငါဗာမင်းပြီးသွားမယ်ငါဒီဘာဒနာကောင်းမှုများပြီးသွားမယ်။အမြဲတမ်းစမ်းရလေးစိုင်းပြီးတော့ဝရိယရှိနေရမှာ။ဘောဓုကံလာမှာပဲထူလိုက်တော့မယ်၊ထူဖို့ကြုံမှာပဲထူတော့မယ်လို့စိတ်ကထားမှာမဟုတ်ဘူး။လူ့ဘွင့်ကျုံရင်လည်းရှူပါမယ်လူ့ဘွင့်မကျုံရင်လည်းကျုံအောင်ကိုလုပ်ယူပါမယ်ကုတ္တရနာမြေကနေစဉ်နေတိုင်းဌာနကြီးပြုဖြစ်တယ်မလားအနည်းဆုံးတော့မြတ်စွာဘုရားရှင်ကတောက်တော်ရင်ချင်းကတ္တရုသွန်ကတ္တရုသွန်တတ္တရုဆိုတဲ့ဌာနကောင်းမှုတော့ရှိကြတာကြီးပါပဲဌာနကောင်းမှုမရှိဘဲနဲ့တော့တရက်တာမကုံဆုံးနေတဲ့ပုံညာဘက်ကျတော့အိယာမဏိညာဆန္ဒလည်းဘာမှကိုရကြလို့ဆယ်ပါးလုံးဆန္ဒမှာပါဒီစေဘာရကငါဒီလေးဗာမျက်ကြည့်ပြီးလေဗာလိပြန်နေပြီလေပြန်နေတယ်လည်းချင်းထားပြီးတော့လာလုပ်လိုက်တော့ကိုအဲ့ဒါဒါနာကောင်းမှုလေပဲဝရိယရှိရမှာလေတရားနဲ့တရားဝရိယကျတော့မတူဘူးပေါ့လေတရားဘာဝနာလို့အထွတ်တော်ကိုပဲအိကထားတဲ့ပုဂ္ဂိုလ်အနေနဲ့ကျတော့ဒါနာကိုဥစားပြီးလို့မဖြစ်ဘူးအဲ့တော့များများလူတို့ကစိတ်စဉ်းစားနေကြမလို့ဘူးတခြားလူတွေတခြားကုသိုလ်လုပ်တဲ့တရားထင်တာတို့ဘာလို့တခြားတရားမသိကုသိုလ်လုပ်တဲ့စိတ်မလို့ဖြစ်ပဲနဲ့ဒါနကိုပဲဆက်ဆက်လုပ်နေပုံကူဒီဘဝတော့ဌာနပါရမီပဲအကြီးကရှိတော့မယ်ဆိုတဲ့ပုံကူကြတော့အရေးအတွက်များများထူနေအောင်လေဝရိယရှိရမှာပဲအရေးတွေများများထူနေအောင်ဆိုရင်တော့အဲ့ဒီလိုထူနေတဲ့အရေးတွေကိုရှားဖို့တဲ့စီဝဥစ္စာရှားဖို့လည်းမလိုဘူးလား
လိုပါတယ်
စီဝဥစ္စာရှားတယ်ဆိုတာလည်းဝရိယရှိတာပဲဒါပေမဲ့ကမ္မဝခံစားမှုတွင်ဝရိယရှိတာရဲ့ဒါနကမ္မပြုဖို့ဝရိယရှိတာရဲ့လို့နှမျိုးပြောရပါတယ်။ရှိဖို့တမ်းမှုသိဖို့ကမ်းမှုသွတ်မှုကျဲဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သီဝရှားနေတာဆိုရင်တော့ရှားချင်တယ်လို့ရှားပါ။အကုသိုလ်ဝရိယမဟုတ်တော့ဘူး။ကုသိုလ်ဝရိယဖြစ်သွားပြီ။ဒါရီကကိုယ်သုံးကမ္မကိုခံစားမှုမဟုတ်ဘူး။ရှိဖို့တမ်းမှုသိဖို့ကမ်းမှုကုသိုလ်မှုထောက်ကမ်းမှုရှင်းပြဖို့တဲ့ရည်ရွယ်ချက်နဲ့ရှားနေတာဆိုတော့သီဝရှားနေတဲ့အလုပ်ဒီကနေဒါနဝရိယဖြစ်သွားတာပဲ။ရှာနေတဲ့စိတ်ကလည်းမကြမ်းမကြတရိယာမှာပေါ့နော်လူကိုတမ်းမှုစိတ်ကလည်းမကြမ်းမကြတရိယာမှာပေါ့နော်လူကိုတမ်းမှုပြီးဘောကံကဘလောက်များဆုံးအမြတ်လေးတို့တနည်းစီအောင်လို့အမြတ်ကလေးရလာတော့ငါဘယ်ဝူဘူးယူထားတာဘယ်တော့တော့ဘလောက်ဘုံရသွားပြီလူကံဘုံနေနေတိုင်းထားပြီးတော့ဆုသွားမှာနော်အဲ့ဒါဌာနနဲ့ပတ်သက်လဲဝရိယရှိနိုင်တာပါအသေးသေးချိန်ပိုင်းပဲကုန်နေမှာလေသီလနဲ့ပတ်သက်လဲဝရိယရှိငါးပါးသီလနဲ့ဒီဒီကျိုးကိုမကျူးစီရဘူးဆိုရည်တွေကရည်လေးတွေကကျူးကျူးမကျူးကျူးမနဲ့အရာလင်းပြီဆိုတာနဲ့ငါးပါးသီလဆောက်ပြီးထားပြီးတော့ရည်လေးတွေပြန်ဆင်းစားရတဲ့အခါဝေးတော့အိမ်မှမင်းမလွယ်ဘူးမနဲ့သီလဆောက်ပြီးတဲ့အချိန်ကစပြီးတော့ခုမှမကျူးစီရဘူးဝရိယလေးနဲ့စိုက်ပြီးတော့ပြန်ပြန်ဆင်းစားပြီးတော့ရှင်းရှင်းနေရတယ်ကျိုးတော့လည်းတွေ့လို့ချင်းချက်ချင်းပြန်ဆောက်ပြီးဆောက်ပြီးတဲ့အချိန်ကစပြီးတော့နောက်တစ်ခုနောက်တစ်ချိန်ချိုးဖောက်ခြင်းတော့သီလဒုံသွားတာပဲပေါ့ရှင်မာရဏရဘာလို့လဲပဲဝရိယလေးနဲ့စောင့်ခြင်းပေါ့ဒီနေ့ဘာနည်းနဲ့ဥပုံနည်းလားတနည်းနဲ့နည်းလားကိုယ်ကတနည်းနည်းစောင့်လို့ပြီဆိုတော့တနည်းနည်းတတိထားရတယ်လေဥပုံနည်းစောင့်လို့ပြီဆိုတော့ဥပုံနည်းတတိထားဝရိယလည်းမရှိအောင်လ
ား
ရှိရပါရှင်ရတယ်ဒါနာသီလဘာဝနာသွားရင်လည်းတော့ရင်းနိုင်နေတယ်ဘာဝနာချစ်ကိုဖြစ်အောင်လုပ်နေဂုဏ်တော်လေးပွားလို့မေတ္တာလေးပို့လို့ဝင်ရွက်လေးလေးရှိလို့ပေါ့ဒါနတိလဘာဝနာပြီးတော့ပါလေတော့ပုံညာကိရိယာဝိသေဘာလုပ်ရမှာနော်အမသာယနာကြီးသူကိုယူသည်လင်းစားတာပေါ့ကြီးသူကိုဆိုပေမဲ့ဒါဆွတ်ထိတ်နေတဲ့အတွက်ကြီးသူမရလို့ဘူးဘုမဆိုယူသည်လင်းစားမှာကိုတဲ့အသေးသေးကဂုံမကြီးတဲ့လူကြီးရဲ့တွင်နဲ့တွေ့ရင်လည်းဂုံမူရနှုတ်မူရလည်းယူသည်လင်းစားလို့ဘူးကြီးဝင်ငယ်လေးကြီးစားရှင်ပြုပြီးလို့ကိုနဲ့ရွယ်ရွယ်ဖြစ်ဖြစ်ကိုအောင်ငယ်တဲ့သူပုံမှာပဲဖြစ်ဖြစ်လူဒီလိုသဘောထားပြီးတော့လင်းစားတဲ့စိတ်ကလေးရှိနေရမယ်နောက်ဆုံးကိုနဲ့ဒီနာမှာတွေ့နေတဲ့ခွေးရီကြောင့်ဒီပုံမှန်တောင်မှအပ္ပသာယနာလေးနဲ့ယူသိမှုလေးစားမှုဆိုတာရှိရမှာပဲ တရှိတဲ့ဘာသာမပြောနေတော့ပေါ့တဲ့မဲ့တဲ့ကိုယ်ကောင်းမင်းမင်းရဲ့စိတ်နေပါလေပုံမှန်လေယုတိလေးသားမှုရှိရပါပဲဘာသာရင်အားလည်းဘူရင်းလည်းရှိနေရမှာပေါ့နော်ဘာသာရင်ပြီးရပါတယ်လေဝိညာဝိသကိုကုသိုလ်ပစ္စာပဲဖြစ်ဖြစ်သူတို့ဘာကုသိုလ်ပစ္စာမှာပဲဖြစ်ဖြစ်ကျောင်းကြလေးဆိုင်ပြီးတော့တုံးလို့ဘုရားပန်းဝင်လဲတာတော့မှကဲလဲလိုက်ပြီလဲလိုက်ပြီလဲပြီးပေါ်ဆင်းနေတယ်မှာငါကတ်တော့မယ်ဆိုရင်ဒါနာကုသိုလ်ရမှာမလားပန်းတော့ဒါနာကုသိုလ်ဖြစ်တဲ့ပန်းဝေတိုက်စစ်စီကြောပန်းဒီသန့်စင်စီကြောတဲ့ဝိညာဝိသကုသိုလ်ရပါအောင်လားမရဘူးကိုအခြေအနေမပြီးလို့ခန်းနိုင်နေတော့တမျိုးပေါ့လေကိုဘက်ကအခြေအနေပြီးတဲ့ဆိုတော့ကိုယ်ကိုယ်တိုင်ကြောင့်ညာဆိုင်တဲ့ဝိညာဝိသတွေလုံလို့ရှိတယ်ကဝိညာဝိသအကုန်တော့မလုံနိုင်ဘူးပေါ့လွတ်နေသလားလုံရပါမယ်ကိုမိဘရဲ့ဝိညာဝိသနဲ့လုံပြရမှာပဲအမေရဲ့သမီးလေးလျှော်ပြီးလို့အဖေရဲ့လုံကြီးလေးလျှော်ပြီးလို့အမေဖေရဲ့အကြီးကြီးလေးလျှော်ပြီးလို့ဝိညာဝိသလေးတွေဝရိယဆိုင်ပြီးတော့လုံရပါမယ်ဝိညာဝိသပြီးတော့ပါလေပဋိဌာနာအညာတန်လေးလည်းဒီစဉ်သေးပြီလို့ခဏခဏမမြင်တော့ငါ့အိမ်ရောက်ဝင်တော့ရမှာပေါ့။တိုင်းလိုက်နေတဲ့တတိယရင်ရတယ်လို့အညာတန်လေးသေးပြီပေါ့။ဝေတိုင်းဝင်သူ့ကတိုးနေတာပဲနော်။ပဋ္ဌာနိမောဒနာခါတလေးပေါ်လို့ကိုမြတ်ဝိဒီမှာပေါ်မှာမဟုတ်ဘူး။အစဉ်မှဖြစ်နေတကအညာအညာကမှသာဓုသာဓုဖြစ်နေတာနော်။အဲ့ဒီအညာနဲ့သာဓုကြောင့်လည်းသံဝရဏမှာကြီးပြီးလုံးမယ်။အဲ့တော့တိုင်းလိုက်နေတဲ့လည်းပဲတတိယရင်ဘောခုချိန်ဆိုရင်တတိယရင်တော့သူတော်ကောင်းပုဂ္ဂိုလ်တွေဥဒုပြုနေမှာပဲအမြရင်ဝေးနေမှာပဲသာဓုသာဓုသာဓုမသိလည်းပဲသာဓုခေါ်ပေါ့တဏှာတွေပါဒီမှာလည်းပဲသူတန်းလုပ်နေတဲ့ပုဂ္ဂိုလ်တွေအကြောင်းဖတ်နေရတာပဲဟိုတဏှာလည်းပါရင်လုံးကြတာပါနဲ့နှလုံးသွင်းလိုက်တော့အကုဒုမဖြစ်ဘူးလားအမလီလှူဒါန်းတဲ့ပုဂ္ဂိုလ်သူပြီးရောပါဘာလို့တဏှာတွေထည့်နေသေးလဲဆိုတော့အကုဒုလေနှလုံးမလှူနေတော့အကုဒုဖြစ်တာတဏှာတွေထည့်လို့တာသူတန်းတွေဘလို့လှူနေတယ်ဉာဏ်နဲ့ဒီလိုသတိနဲ့ပါလို့တာဘသူတွေဘလို့ဥဒုပြုနေစားကိုသိရတော့သာဓုခေါ်လိုက်ပေါ့ကုသိုလ်တွေမရဘူးလား
မရပါဘ
ူးအဲ့ဒါပဲပဋ္ဌာန်းမောဒနာဝရိယလေးလည်းရှိပြီးတော့ပါလေဓမ္မဘာဝနာတရားနာတဲ့ဝရိယလေးလည်းရှိကုလိုတရားဝရိယကြုံမှကိုယ်နဲ့ဆက်ဆက်တဲ့တရားဝင်မှသွားနာတယ်လို့ပဲနဲ့ဒီလိုပွဲကြီးပွဲလမ်းအရှင်လက်လက်ခေါ်တဲ့တရားဝင်မှငါတောင်မှနေ့စဉ်အိမ်မှာတိတ်ခွေနေလို့မရဘူးလားမ
ရပါဘူး
ဒါလေးလည်းချုံ့ချဆိုင်ပေါ့9မိနစ်ကြည့်ပြီးဆယ်မိနစ်အနည်းဆုံး15မိနစ်တော့တရားနာခြင်းကိုမေးတယ်မလားတိတ်ခွေမလာတော့တရားဆောင်ဖတ်တာလည်းဓမ္မဘာဝနာတရားနာတဲ့ကုသိုလ်ပါပဲဒါနေ့စဉ်ချုံ့ချဆိုင်ပြီးတော့လုံးဝပါဘူးဓမ္မဒေသနာကိုယ်နဲ့ဤခတ်တဲ့ပုဂ္ဂိုလ်တွေကိုတရားအပီဒီဒီပြီးလို့တခွန်းဆိုတခွန်းကျုံတွေ့နေတဲ့အခြေအနေနဲ့ငြိမ်းချမ်းပြီးတဲ့တရားစကားကိုပြောပြရပါဘို့ပြီးတော့ပါလေဒိဋ္ဌိစုကံမှာအယူသမှန်တယ်မို့အတွေးပေါ်မှန်တယ်မို့အယူသအတွေးပေါ်မှန်ကောင်ဝရိယလေးစိုက်နေရတယ်ကိုယ်အမှားလေးတွေးမိတဲ့ဆင်းလေအမှန်ရအောင်စဉ်းစားသင်ရတယ်ဟိုနေပြီးတော့တွေးပြီးတော့ဒီပြစ်ထားမှာဟုတ်ရဲ့လားဟုတ်ဘူးအမှန်ရအောင်ပညာရှိတဲ့ကောင်တွေမေးလို့စာရင်းဖတ်လို့တရားရင်ညာလို့လုပ်ရမှာပေါ့အယူဖြောင်းရတဲ့ဖြောင်းအောင်ကျူလာရမှာလို့ဒါဆိုလိုက်ပါဝရိယရှိရင
်ရေပြေသက်ရှိနင်းရပြီဝရိယရှိရင်ရေပြေသက်ရှိနင်းရပြီဝရိယရှိရင်ရေပြေသက်ရှိနင်းရပြီ
ဒါကဘုရားကြီးရဲ့ဘုရားဆေဘာနဲ့ပြောလိုက်တာပေါ့သမ္မဗရံဝရိယဆိုလို့ရှိဘူးလားသမ္မဗရံဝရိယဆိုဘယ်လိုဟောပြောတာလဲသမ္မဗရံဝရိယကလည်းချက်ရှိတာရောသမ္မဗရံ၄ပါးဟုတ်ပြီပါရည်တဲ့ရောအကုသိုလ်နဲ့ကုသိုလ်ကိုင်ထားပြီးတော့ပြောရမယ်ဆိုရင်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်အားထုတ်တဲ့ဝိရိယဖြစ်ပြီးသားအကုသိုလ်တွေဆက်မဖြစ်အောင်ဘုံမအကျိုးပေးပြမရအောင်အားထုတ်တဲ့ဝိရိယကုသိုလ်တွေကြီးနေမှာဆိုရင်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်တဲ့ဝိရိယဖြစ်ပြီးသားကုသိုလ်တွေတူပါစေတူပါအောင်အားထုတ်တဲ့ဝိရိယမဖြစ်သေးတဲ့အကုသိုလ်တွေလည်းမဖြစ်အောင်ဝိရိယကြီးစိုက်ပြီးတော့ရှောင်ကျင်ရမှာပဲဖြစ်ပြီးတဲ့အကုသိုလ်တွေလည်းဆက်မဖြစ်အောင်နောက်နေလို့အကုသိုလ်မျိုးမပြုတော့ဘူးတရားနာလို့ရှိရင်စိတ်မတည်ငြိမ်ဘူးဒါနကလည်းပဲကိုလူတစ်ထိပ်မရှိဘူးကိုယ်တည်းပဲရှိမှဆိုတာကြားပြီးတော့ကိုတိလမလုံနာတွေကိုပြုကြရအကူတွေတွေးပြီးစိတ်ညစ်နေမှာဟုတ်ရဲ့လားမဟုတ်ဘူးပြီးပြီးသားကပြီးပြီးထားလိုက်တော့ထပ်မလုပ်ဘူးပဲယူတော့တယ်အဲ့ဒါမဖြစ်သေးတဲ့အကူတွေလည်းမဖြစ်အောင်အားထုတ်ဒီနည်းပြတော့မဖြစ်ဘူးသေးတဲ့အကူတွေလည်းမဖြစ်အောင်အားထုတ်ဖို့အကူတွေလည်းမင်းတို့ရှိတာနော်ကုသိုလ်ဘက်ကကြတော့လေမဖြစ်ဘူးသေးတဲ့ကုသိုလ်တွေလည်းဖြစ်အောင်အားထုတ်မဖြစ်သေးတဲ့ကုသိုလ်တွေလည်းဖြစ်အောင်အားထုတ်မဖြစ်ဘူးနဲ့မဖြစ်သေးရမဖြစ်ဘူးနော်မဖြစ်ဘူးသေးတဲ့ကုသိုလ်ကတစ်ထိတ်မဖြစ်ဘူးလို့ဆိုရင်ဒါတစ်ထိတ်ကင်းတဲ့ကုသိုလ်ကမဖြစ်ဘူးသေးတဲ့ကုသိုလ်ပေါ့အ အဲ့လိုမဖြစ်ဘူးတဲ့ကူတဲ့ပြန်လာတော့မှာပဲ။ကျောင်းမဆောက်ဘူးဒီဝိသေမဖြစ်ဘူးတဲ့ကူသူပေါ့။ကျောင်းဆောက်မှိုက်ပေါ့။တယောက်နဲ့တူတဲ့မတတ်နိုင်ရင်လည်းသူ့ပေါင်းကူတဲ့ပေါင်းဝင်လိုက်ပေါ့။မဖြစ်သေးတဲ့ကူသူဆိုတာကပြုဘူးတဲ့ကူသူပဲဖြစ်ဖြစ်မပြုဘူးတဲ့ကူသူပဲဖြစ်ဖြစ်ထပ်မပြုရလို့ဆိုတော့အစ်စ်ကူတို့မှန်တယ်မဖြစ်သေးတဲ့ကူတွေပဲပေါ့။တထိတ်ချင်းဘူးတဲ့ဒါပေမဲ့ဒီနေ့တော့မဆင်းရလို့ဆိုရင်မဖြစ်သေးတဲ့ကူသူပေါ့။ကျောင်းဆောက်ဘူးတဲ့နောက်တစ်ခါမဆောက်ရလို့ဆိုရင်မဖြစ်သေးတဲ့ကူသူပေါ့။အဲ့တော့မဖြစ်ဘူးတဲ့ကူသူလည်းလို့မဖြစ်သေးတဲ့ကုသိုလ်လည်းမဖြစ်ဖြစ်ဘူးပြတာကုသိုလ်လည်းချက်လို့မဖြစ်သေးတဲ့ကုသိုလ်တွေလည်းဖြစ်သေးဖြစ်နေတဲ့ကုသိုလ်တွေကိုလည်းတိုးဝါးနဲ့တူပေါင်းအောင်လုပ်သူလည်းပဲနှစ်ပိုင်းနဲ့ပေါ့နော်ဖြစ်ဘူးပြတာကုသိုလ်အလားတူကုသိုလ်တွေလည်းချက်လို့ပါမှာပဲဒီကြေလကဖြစ်ဘူးပြတာကုသိုလ်တွေကိုလည်းတိုးဝါးနဲ့တူပေါင်းအောင်ဆိုတော့တောင်းတဆောင်ဆက်ဘူးတဲ့ဆိုရင်ဒါဖြစ်ဘူးပြတာကုသိုလ်ပဲပေါ့ဒါပေမဲ့အဲ့ဒီကုသိုလ်တွေကိုချက်တလဲလဲစင်သာရမယ်အဲ့ဒီလိုအချင်းဓမ္မပဒံဝိရိယနဲ့ပြည့်စုံအောင်ပေါ့နောက်ဆုံးမှတ်ထုတ်ရပါတယ်လေမပြောရစမ်းတော့သာဝတိနဲ့ဖတ်ထားတာလို့ပဲလက်ကမ်းသာဝတိဆိုရှိတာကိုတရားနှစ်တရားဆိုပြီးတော့ဖြစ်ရဲ့မမြင်သူရဲ့နှစ်တရားအသက်ရှင်ရခြင်းတဲ့ဖြစ်ရဲ့မြင်သူရဲ့တရက်တာအသက်ရှင်ရခြင်းကစာပေါင်းများစွာပူပြီးမြင့်မြတ်ပါတယ်အဲ့ဒါနဲ့တရားစတဲ့ဉာဏ်အောင်ဘယ်လိုနေမလဲဖြစ်တဲ့ဉာဏ်နဲ့ဉာဏ်လေးနဲ့နေရမယ်တတိတမေဘယ်ရမယ်ဖြစ်ဖြစ်ကောင်းရကနေသိုးသွားတာသိရကနေဆောင်းသွားတာရှင်းရကနေသိသွားတာရှိရကနေရှိတော့တာဘာနဲ့များရှိပြတဲ့ပေါ့ဘင်္ဂလိပြေးသွားတဲ့ဆိုတာလေရှိပြတဲ့ဒုတိယပြေးသွားတဲ့ဆိုတာလေရှိပြတဲ့သိရကလေးပြေးသွားတဲ့ဆိုတာလေရှိပြတဲ့အဲ့မဲ့အဲ့ဒီဖြစ်ချက်တွေကသံဝေဘဖြစ်ချက်တွေဝိပဿနာဖြစ်ချက်မဟုတ်သေးဘူးငယ်ငယ်တုန်းကယုတ်လေးတွေအခုမရှိတော့ဘူးငယ်ငယ်တုန်းကရှင်လူကျူးလို့ကိုယ်ကျင်မှကြီးရောသွားပြီငယ်ငယ်တုန်းကအတူတူလေးမရှိတော့ခုဖြစ်လာတဲ့အတူတူလေးကနောက်ဖြစ်တဲ့အတူတူလေးအဲ့ဒီလိုလေးပဲသိနေမှရှင်ဖြစ်ချက်တော့မမြင်ဘူးလားဒါပေမဲ့သံဝေဘဖြစ်ချက်ဝိပဿနာဖြစ်ချက်မဟုတ်ဘူးငယ်ငယ်တုန်းကယုတ်တဲ့ခုယုတ်မကြည့်တော့တာခုနကတုန်းကသိနေကိုယ်စိတ်မကြည့်တော့တာဆိုတာလေးကိုသင်ရင်းလိုက်ရုံနဲ့ဝိပဿနာဖြစ်ခြင်းဖြစ်စီကိုကြီးမှာပူနေနေမနေ့ဆိုပါပြီးတော့မပြီးဘူးလားအော်ပူတဲ့ရုပ်ကြီးကြောင့်ယူကြီးတဲ့ရုပ်ကြီးပေါ်လာတယ်နောက်တစ်နေ့မနေ့ဆင်းလိုက်ပူနေကြတော့ပူလာပြန်ပြီဤတဲ့ရုပ်ကြီးပြောက်သွားပြီပူတဲ့ရုပ်ကြီးပေါ်လာပြီဖြစ်တယ်ဟုတ်တော့မဟုတ်ဘူးလားဒါပေမဲ့ဝိပဿနာဖြစ်ခြင်းမဟုတ်အဲ့ဒါတွေကသံဝေဒနာဖြစ်ဖြစ်နေတယ်ဝိပဿနာဖြစ်တဲ့ဆရာကဖြစ်စေရုံနိုင်ရဲ့ဖြစ်စေအခိုက်အတန့်မှာကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်ပြနေတာကိုမြင်မှာဖြစ်ခြင်းပူပြီးဤတော်တာဒီမှာဖြစ်ပြမှုပူနေတဲ့အချိန်မှာကအပူလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအပူလေးတွေဆက်ကဆက်ကဆက်မတဲ့ဖြစ်နေတာကိုဆက်မတဲ့ပြည့်နေတာကိုပြီးမှာဖြစ်တယ်ပူပြီးအိမ်မှာကတော့ဒိုင်းကြည့်တာပေါ့နော်အဲ့ဒါဖြစ်ပြလေးမြင်နေတဲ့အသက်ရှင်နေမှာတရားစတရေမြင်မြန်ပါတယ်အဲ့ဝိပဿနာဖြစ်ဖြစ်ပရမအယိမေဖြစ်ဖြစ်ကိုမြင်မှုတော့ကလည်းယုံနယ်လို့မြင်ရမှာလူကောင်ကြီးအလိုက်ဖြစ်ဖြစ်ရှိလို့မရဘူးသိရလေးကြည့်ပြီးသိရကြည့်လိုက်ဖြစ်ဖြစ်ရှိလို့မရဘူးယုံနယ်ဖောက်ပြန်ကြောင်းလေးနဲ့ယူသဘောလေးပြင်းပြင်းထန်ထန်နဲ့နံသဘောလေးဆိုတာသိရမယ်ယုံနယ်ဆိုတာသိဖို့အတွက်လည်းကိုလောလောဆယ်အခုဘာလုပ်နေကြလဲဆိုတာသိရမယ်ကာယကံနဲ့ဘာလုပ်နေကြလဲဝစီကံနဲ့ဘာပြောနေမလောကံနဲ့ဘာကြံနေကြလဲတတိပဒံဒီမနဲ့ပြောမယ်ဆိုရင်ကာယဝေဒနာသိတဲ့ဓမ္မအဲ့ဒီအာယံလေးတွေကိုသိနေရမှာပေါ့ရင်းရင်းနဲ့မှကျမ်းရင်ကြားတဲ့မှတ်ဆိုတာကိုလောလောဆယ်ဘာဖြစ်နေကြလဲဆိုတာသိအောင်အရင်ကြိုးစားတာပါရှင်ပြီးရှင်ရင်းနဲ့မှမြင်မှုသဘောလေးနဲ့ကြားမှုသဘောလေးတွေသိလာတာမြင်တဲ့အခိုက်မှာမြင်တဲ့မျက်စိပလနာလေးရဲ့မြင်ရအာယုံလေးရဲ့မြင်သည့်သိက္ခာလေးရဲ့ဒါလေးတွေဖြစ်နေတယ်မျက်စိပလနာလေးနဲ့ဖြစ်ပြီးပြည့်ရူပါယုံလေးနဲ့ဖြစ်ပြီးပြည့်မြင်သည့်သိက္ခာလေးကလည်းဖြစ်ပြီးပြည့်လို့ဒါကိုစင်ကြီးတွေနဲ့ပြည့်တဲ့ဖြစ်ချက်ကဝိပဿနာဖြစ်ချက်အစ်စ်မဟုတ်သေးဘူးတံဝေကဖြစ်ပြလို့ပြောလို့ရတယ်စင်ကြီးစဉ်းစားနေတဲ့ဖြစ်ချက်စာပြန်နေလို့ပြောလို့ရတာပဲနော်ကိုလေးလာထားတဲ့စာလေးကိုဆရာသမားဟောတာကနားထားတာလေးပြန်စဉ်းစားနေတာမမေ့အောင်လို့တကယ်ရှိအခါကတော့မြင်တဲ့ခါမှာမြင်တဲ့သဘောလေးကိုတခြားမြင်အောင်ကြည့်။ငါမြင်နေတာတို့မြင်နေတာကမောင်ဖြူမောင်ဘူး။မောင်ဖြူမှန်းလို့ဆိုတဲ့အဲ့ဒီပြညာကိုကျော်သွားတဲ့အချိန်မှာအရင်ဆုံးကြည့်ရမှာပဲ။မြင်နေနေနဲ့မှတ်ရင်းမှတ်ရင်းနဲ့မှမြင်မှုသဘောတသက်ကလေးကိုသိလာမယ်။ဆက်ပြီးတော့ရှုသွားလို့တတိသမားညာကတောင်းလာပြီဆိုတော့မှမြင်မှုသဘောတွေရဲ့ရုပ်သဘောနံသဘောတွေရဲ့ဖြစ်ပျက်ကိုသိလာပါတယ်။ အဲ့လိုဒီဘုရားတော့ဖြစ်တိုင်းဖြစ်တိုင်းရှုနေရောမှာပဲအဲ့ဒါဆိုလိုက်ပါဖြစ်ပျက်စီးခြင
်
အမေကဖြစ်ပျက်ကလည်းဝိပဿနာဖြစ်ပျက်ကိုထောက်ကူပြုပါတယ်ပရသာရီတို့ဒီတော့ရေးဆင်းရဲနဲ့ရေးသီးချောင်းနဲ့တုံးမှုပြီးသွားတယ်။တစ်ခုကဒူလိုတစ်ခုကနည်းနည်းရှိတစ်ခုကပုံပြီးတော့ရှိ။ရေးသီးချောင်းတုံးမှုကြည့်ပြီးတော့တတ္တဝါတွေကငယ်တုန်းနဲ့သေးတာပဲ။ရွယ်လတ်မှလည်းသေးတာပဲ။ရွယ်ကြီးမှလည်းသေးတာပဲ။ဟောတတ္တဝါတွေရဲ့ရှင်ပြီးပြည့်တတ်တဲ့သဘော။သံဝေကရှိတဲ့လူရှုရကနေရုပ်နာခန္ဓာစိုက်ပြီးတော့ဝိပဿနာဖြစ်ဖြစ်ရှုလိုက်တော့ယဟန္တာဖြစ်သွားတယ်။နောက်သုံးပါးတစ်ခုကနိဗ္ဗာန်ကိုမတရားဒိဗ္ဗံကိုမမြင်သူရဲ့ဖြစ်တရားအသက်ရှင်ရခြင်းဖြင့်မတရားဒိဗ္ဗံကိုမြင်သူရဲ့တရားတာအသက်ရှင်ရခြင်းကအစပေါင်းများစွာပူပြီးမြင်ရပါတယ်။တရားဆိုတရားမြင်မြအောင်နိဗ္ဗံကိုမြင်ပြီးတော့နေရမယ်။နိဗ္ဗံကတော့မဉ္ဇဉ်ပုံဉ္ဇဉ်ရမှာအရိယပုဂ္ဂိုလ်မှာတကယ်တည်းရဲ့မြင်နိုင်တာပေါ့။ပုရုဇဉ်ကတော့အမှန်တကယ်မြင်ရမှာပဲ။ကိုယ်လက်တွေ့ကြုံတွေ့တဲ့ဘဝခန္ဓာရဲ့အဖြစ်ကိုဘဝခန္ဓာရဲ့ဒုက္ခကိုမြင်နေဆိုရင်နိဗ္ဗာန်ကိုလည်းဖန်ဆပြီးတော့မြင်နိုင်တာပါပဲ။ကိုယ်ကကောင်းကင်ပြီးတဲ့ဆိုရင်ဘဝနိဗ္ဗာန်မှာဒီကောင်းကင်တဲ့သဘောမျိုးရှိဘူး။ကောင်းကင်တဲ့ဆိုတာကရုပ်နဲ့သိလို့ကောင်းကင်တာလို့ရုပ်တရားနဲ့တရားသာမရှိရင်ကောင်းကင်တဲ့ဆိုတာလည်းမရှိတော့ဘူး။ကိုယ်ကြုံတွေ့နေတဲ့ဒုက္ခလေးနဲ့ဆက်ဆက်ပြီးတော့စဉ်းစားမယ်ဆိုရင်နိဗ္ဗာန်ကိုပုရိသေတရားမျိုးနဲ့ဖန်ဆလို့မရဘူးလား။မိလိနဲ့အရှင်သာကလေးအမေးပြန်မှရှိတယ်လေ။တဏှာကြီးတိတိကပြီးမှမဟုတ်တော့ပါဘူး။ပြီးရင်လည်းပြီးလို့ရရပြီးရရမှလည်းဆက်ဟောပါမယ်။ခုနကလည်းပြီးအောင်ဆိုပြီးတော့ဟိုအချုံကြီးကချုံနဲ့ချုံကောင်းနဲ့ဝင်လာပို့ပြီးဟောလိုက်တော့မယ်နော်။အဲ့တော့ရှင်ဖျားတဲ့နိဗ္ဗာန်ကိုနိဗ္ဗာန်ကိုမကြသေးတဲ့ပုထုရှင်တရားအမည်နဲ့နိဗ္ဗာန်ဟာချမ်းသာတယ်ဆိုတာသိနိုင်ပါမလား။အဲ့တော့ရှင်သာရိကသိနိုင်ပါတယ်ဒါကတော့မင်းကြီး။ကဲနိဗ္ဗာန်မြတ်တဲ့သူကပုထုရှင်တရားကနိဗ္ဗာန်ရဲ့ချမ်းသာပုံကိုဘယ်လိုသိမလဲ။အဲ့ဒါနဲ့ရှင်သာရိကမင်းပါတယ်ဒီနေရာမှာဒါကတော့မင်းကြီးကိုပဲပြန်မင်းရပါလေ။လက်ရှိမပြတ်တဲ့သူကလက်ရှိပြတ်တဲ့ဒုက္ခကိုသိနိုင်ပါမလားကဲလက်ရှိရှိတဲ့ပြတ်မနေတဲ့ပုဂ္ဂိုလ်ကလက်ရှိပြတ်တာမကောင်းဘူးဆိုတာသိနိုင်လား
မ
သိနိုင်ဘူးဘာသာပြတ်ကြည့်မှသိမှာပေါ့ကိုယ်မှလက်ရှိရှိပြတ်မနေရင်လည်းလက်ရှိပြတ်တာဟာတကယ်ကိုသိရတာပဲဆိုတာသိနိုင်ပါမလားဆိုတော့သိနိုင်ပါတယ်ခင်ဗျာဘယ်လိုလုပ်သိနိုင်တာတော့လက်ရှိပြက်တဲ့သူရဲ့ငိုကြွေးတံကိုကြားပြီးတော့သိနိုင်ပါတယ်။သူတို့တွေဒုက္ခဝိညာဉ်ခံနေညင်ညူနေတဲ့အတန်းကြီးငိုကြွေးနေတဲ့အတန်းကြီးအော်ဟင်းနေတဲ့အတန်းကြီးကိုကြားရတဲ့အခါမှာဟောလက်ရှိချီပြက်တာဘယ်လောက်တောင်ဒုက္ခခံရတယ်လဲဆိုတာကိုယ်လက်ရှိမပြက်ပြန်ပဲသိနိုင်တယ်။ပြက်ပြီးတော့ပြန်ကောင်းနေတာကိုဆိုတာမဟုတ်လားလောလောဆယ်လက်ပြက်ချီပြက်နေတဲ့အခိုက်အတန့်ကိုဆိုလိုတာ။အခိုက်အတန့်မှာတော့ငါချင်းကြီးသင်ချာတာပေါ့လေ။နောက်ပိုင်းပြန်ဆက်မြဲလို့ပြက်နေတဲ့ချိန်တည်းသူ့ရဲ့ဒုက္ခတွေတော့မရှိဘူးလား။ရှိမှာပဲလက်ရှိတဲ့ပုဂ္ဂိုလ်ရဲ့ဒုက္ခကြီးယူတာကိုသိပြီးတော့လက်ရှိတဲ့တာဆင်းရဲတဲ့တာသိနိုင်ပါလေကိုယ်လက်ရှိမပြတ်ပြီနဲ့လက်ရှိတဲ့သူတွေရဲ့ဒုက္ခဝိနာခံစားရပုံကိုကြည့်ပြီးတော့ဒါကြားတာကိုသူကနမူနာထုတ်ပေးမယ်ကြားတာကိုသူကဘုံကိုကြည့်ပြီးတော့လည်းမသိနိုင်ဘူးလားလူလိမ်ခံစားနေရတာလူလိမ်လောလောဆယ်လူလိမ်ခံစားနေရမဟုတ်တော့သားသေးတော့တယ်ဆိုတော့လက်ရှိမရှိတဲ့အတွက်လက်ရှိကောင်းတဲ့လူတွေတို့ကြည့်ရတဲ့ဆိုအလုံးမလုံးနိုင်နိုင်ကြည့်ပြီးတော့ဟောတော့ဒုက္ခကြည့်လိုက်တာသူကများဒုက္ခကြည့်တဲ့လည်းမသိနိုင်ဘူးလ
ား
သိနိုင်ပါလားလေပြက်နေတဲ့ဒါတော့ကိုယ်တည်းမပါတော့ဖြတ်ချင်တဲ့တော်လေလေပြက်နေတဲ့သူရဲ့ဒုက္ခကိုလေမချက်တဲ့သူလည်းမသိနိုင်ဘူးလား
သိနိုင်ပါဘ
ူးကိုယ်လေပြက်မှသိမှာလားဟ
ုတ်ပါဘူး
ကိုယ်လေပြက်နေတဲ့သူမလုံးနဲ့မချမ်းနဲ့ဖြစ်နေတာမျိုးကြည့်ပြီးတော့ကိုယ်ကအော်လေချက်တဲ့တော်ကဒုက္ခများတာပဲလို့သိနိုင်တာပဲအဲ့ဒီလိုပါပဲတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသွားတဲ့အရိယာသူတော်ကောင်းကြီးတွေရဲ့နိဗ္ဗာန်ဟာချမ်းသာလာပါပြီသွားနိဗ္ဗာန်ဟာကောင်းမြတ်လာပါပြီသွားလို့နိဗ္ဗာန်ရဲ့ဘုံဘုတ်တွေထုတ်ဖော်ပြီးတော့ပြောတဲ့အတန်ကိုကြားပြီးတော့နိဗ္ဗာန်ဟာတကယ်ချမ်းသာတယ်ဆိုတာသိနိုင်ပါတယ်နိဗ္ဗာန်ကတကယ်မချမ်းသာဘူးဆိုရင်နိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်တွေကဟာနိဗ္ဗာန်ကတော့ကောင်းမဲ့ခြင်းလို့နိဗ္ဗာန်ဟာကောင်းမဲ့ခြင်းလို့နိဗ္ဗာန်ရောက်ကြလို့ဒီရုပ်ခဲတာကွာနိဗ္ဗာန်ဟာမကောင်းဘူးဆိုတော့ငါတို့တော့လွတ်ပြီးသားလို့မတတ်နိုင်ဘူးမင်းတို့ကနိဗ္ဗာန်ရောက်အောင်အလုပ်တွေမလုပ်ကြနိုင်နိဗ္ဗာန်မလိုချင်ကြတဲ့လူတွေပြောကြပါဘော အခုတော့အဲ့လိုပြောကြရတာပြောက
ြပါစ
ေမပြောကြဘူးနေမရတဲ့အရင်ဝမ်းသာလုံးလို့ညသတဲ့ရှင်လက်ထက်တုန်းကဆိုရင်ဒိဋ္ဌိတကယ်အရှင်မင်းနေဒိဋ္ဌိတတိယတွေ့ရင်ယဟန္တာကြီးဖြစ်ကြအရှင်ပရိယာတို့ရှင်ပရိယာကပူချားတာပေါ့လေသူကမကြမကြဆုတ်လို့အဟောတုခံအဟောတုခံအော်ချမ်းသာလိုက်တာချမ်းသာလိုက်တယ်အများနဲ့သူနိုင်ကြတာသူကရှင်မင်းဘွားကလာတာလीအဲ့တော့သူများကြီးကပြောကြတာပေါ့ဗရိယကဟိုမင်းသိတဲ့ခံစားကြရတာပြန်တတိယပြီးတော့ချမ်းသာလိုက်တာချမ်းသာလိုက်တာပြောနေတာခင်နေဆိုပြီးတော့ယဟန်တော်ကြီးကကုတုတင်ယဟန်တော်ကြီးကဖျက်သွားရှုပ်ကြအဲ့တော့မှမြတ်စွာဘုရားကမေးလို့ရှင်ပန္နိယကပြန်ဖြေတယ်လေနိဗ္ဗာန်ပြုပြီးတော့ချမ်းသာပြီဆိုတော့ချမ်းသာပြီဆိုတော့ဒီပြီးတော့ဥဒန်းကြည့်တာပါဘုရားပရိနိဗ္ဗာန်ဝင်ဆန်းတော့မဲ့ယဟန်သာရှင်မြတ်ကြီးတွေလည်းပရိနိဗ္ဗာန်ဝင်ဆန်းကြကံဒီကျင်းရမယ့်ပုဂ္ဂိုလ်တွေကငိုကြတော့ငိုကြသမှန်နေဒီချင်းငိုမယ့်အချိန်မဟုတ်ပါဘူးဝမ်းသာရမယ့်အချိန်ပါဆင်းရဲဒုက္ခတွေထွက်ရင်းတဲ့နေရာကိုတော့ရမှာဝမ်းသာစရာရှိတာသူပြန်ဝမ်းသာလို့ပေးဒီမှာဆန်းနေမှာဥဒန်းကတည်းကရိုးစုံကျူးညံ့သွားကြတာဝမ်းသာလို့နိဗ္ဗာန်တကယ်လို့မကောင်းဘူးဆိုရင်ဝမ်းသာဝမ်းမြဝမ်းသာနဲ့ဥဒန်းကျူးပါမှာဥဒန်းမကျူးဘူးကိုယ်ကိုယ်တိုင်းနိဗ္ဗာန်ကိုမြင်နေတဲ့မြင်သားတဲ့ပုဂ္ဂိုလ်တွေဘုရားရှင်ကကိုယ်တိုင်ရဟန္တာရှိတဲ့ပညာရှိသူတော်ကောင်းကြီးတွေကနိဗ္ဗာန်တကယ်ကိုချမ်းသာတယ်လို့ပြောကြတဲ့အချိန်ဩဟုတ်မှာပဲဆိုပြီးတော့ယုံကြည်ရတာပေါ့ဒါလည်းပဲတရားတတ်တဲ့ရှိမှယုံကြည်လို့ရတာပေါ့နော်မြတ်စွာဘုရားရှင်ဟောထားတာကယောသဝါသတံဇီဝေအပ္ပတံအမတံပဒံနိဗ္ဗာန်ကိုမမြင်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုမြင်တဲ့တရားသက်ရှင်ရတာဟာနိဗ္ဗာန်ကိုမြင်ပြီးတရားသက်ရှင်ရတာလားမမြတ်ဘူးနိဗ္ဗာန်ရဲ့ဘုံဘုတ်ကိုဘယ်လိုခေါ်လိုက်လဲအမတားတဲ့ဟာတဲ့
အမတား
ဆိုတာဟာတဲ့မသိရဒါကြောင့်မြန်မာပြန်ကြတဲ့ဥစဉ်ကနိဗ္ဗာန်ကိုမြင်လို့ရလို့ရိုးမပြတ်မနဲ့တရားနှစ်ပါးပေါ်တော့မသိရနိဗ္ဗာန်ကိုလို့ထည့်ပြန်လိုက်တာနိဗ္ဗာန်ရဲ့ဘုံဘုတ်ကိုအများကြီးရှိတဲ့တဲ့ကပညာရှိသူတွေကောင်းတယ်ကလည်းနှစ်သက်ဆုံးရသဆိုင်ရှင်လည်းအတုံးဆုံးကတော့အမတပါပဲအပမတော့အမတမတမတော့အမတမတမပေါ့နော်ပါဠိနဲ့နှိကျဆိုင်တယ်ရှင်ပေါ့မြန်မာစကားတွေရောက်တယ်လို့ရှင်တော့လည်းအမတဌာနဘာကြောင့်လဲကြိုးလို့ရတာပေါ့ပါဠိနည်းနဲ့ကြတော့အပမတော့အမတမတမမမိချင်းဆိုတဲ့တတိတရားဟာနိဗ္ဗာန်ရဲ့အကြောင်းပဲနိဗ္ဗာန်ကပဲမတိရာနိဗ္ဗာန်ရဲ့အကြောင်းပဲမတိခြင်းရဲ့အကြောင်းပဲအဲ့ဒီမသိခြင်းကအကြီးအကျယ်ဆုံးပဲပေါ့ရှိရှိဒီမှာဒုက္ခတွေထဲမှာသိခြင်းဆိုတဲ့ဒုက္ခဟာအကြီးဆုံးဒုက္ခပဲဒါကြောင့်အကြီးဆုံးဒုက္ခကိုတိုင်ပြီးတော့မြတ်စွာဘုရားရှင်ကနိဗ္ဗာန်ဟာအမတားလို့ပြောလိုက်တာမသိတာတည်းတော့မဟုတ်ဘူးပေါ့ကိုခြင်းတားခြင်းသိခြင်းကညာနိဗ္ဗာန်ချမ်းသာလို့ပြောရတဲ့အတိုင်းပဲပေါ့ကိုခြင်းလည်းကင်းတယ်နာခြင်းလည်းကင်းတယ်သိခြင်းလည်းကင်းတယ်ဒီနောက်ပိုင်းသိပေတယ်ကျတော့ဉာဏ်နဲ့ပြတဲ့ကကျင်းနေဖြစ်တယ်နော်ဒီမှာဆိုရင်လည်းခတ်တုတ်တုတ်ချုံလို့ရတာပေါ့လေစိတ်ဝင်စားတယ်နည်းနည်းပါးပါးလေးရှိမှလားလို့ပြောလိုက်တာပေါ့အကုန်လုံးစိတ်ဝင်စားတာလားစိတ်ဝင်စားပါဘူးအဲ့ဒါနိဗ္ဗာန်ကိုမြင်သူရဲ့ရှင်းတရားသက်ရှင်ရခြင်းချက်နိဗ္ဗာန်ကိုမြင်သူရဲ့တရားတာသက်ရှင်ရခြင်းကအစပေါင်းများစွာပူပြီးနေတယ်မသိတဲ့နိဗ္ဗာန်ဆိုတော့ဘာလို့မသိရလဲဆိုရင်ဘာလို့မသိတာလဲနိဗ္ဗာန်မှာမသိတာလားဝိညာဉ်လူကောင်းလို့ပြောတာမသိဘူးဆိုတာကမရှင်းလို့ပေါ့သိတယ်သိတယ်ဆိုရှင်းလို့ရမှာမလားရှင်းရင်းဆိုတာမရှင်းသေးရင်းဆိုတာလည်းမရှိတော့ဘူးအဲဒီရှင်းနေဆိုတာလည်းဘာလို့ရှင်းတာလဲယုံနာခန္ဓာရှိနေလို့ရှင်းနေဆိုတာဖြစ်လာတာလေနိဗ္ဗာန်မှာယုံနာခန္ဓာကမရှိလို့ရှင်းလည်းမရှင်းရတော့ရှင်းလည်းမရှင်းတော့သိလည်းမသိရတော့ဘူးသိတယ်ဆိုတာမှန်ကတော့ဖြစ်တာပါပဲပိရိကိနေဆိုတာပြည့်ချင်းကင်းတယ်လို့ပြောတာပြည့်ချင်းကင်းတယ်လည်းဘာကြောင့်ကင်းတယ်လဲဆိုရင်ဖြည့်ချင်းကင်းလို့ဖြည့်ချင်းမရှိတော့ပြည့်ချင်းလည်းမရှိတော့ဘူးပေါ့နိဗ္ဗာန်မှာဘာမှမရှိဘူးဆိုတော့လူတွေကလိုချင်ရရဲ့လားမလိုချင်ဘူးခုတည်းကပြတော့နိဗ္ဗာန်လိုချင်ရရဲ့လားလိုချင်တယ်နိဗ္ဗာန်နဲ့တက်ဆိုင်တဲ့ဘယ်ဟာကိုပြီးတော့လိုချင်လို့အမှန်တိုင်းကြည့်ဒီကုနဲ့၅ပါးကြီးလိုက်ထင်ထားတာဆိုတော့နိဗ္ဗာန်ရဲ့ဖက်ဆန်တဲ့ဘယ်ဟာကိုပို့ပြီးတော့လိုချင်တော့ကြက်တိတိကြကြအစီကိုမကြားရဘူးနိဗ္ဗာန်ရဲ့ဖက်ဆန်တဲ့ဘာကိုလိုချင်လဲနိဗ္ဗာန်ကိုလိုချင်တယ်တနည်းတနည်းနိဗ္ဗာန်ရှာနေတာလားဖက်ဆန်ရှာနေတာလား
ဖက်ဆန်ရှာနေကြတာ
ခုနကလိမ့်မလို့ကျင်နေသူလိမ့်မကိုလို့ကျင်နေသူအဲ့တော့ကိုလိမ့်မလို့ကျင်နေသူဘယ်တော့ဆက်တဲ့နဲ့ဆက်တဲ့မကိုဘာလေးလုံနေတယ်လဲဆိုတာနဲ့ဒါစဉ်းစားလိုက်တော့လိမ့်မနဲ့ပတ်သက်ဘယ်ကပုံကြည့်တော့စိတ်ထဲကကျူရီနေမှာလောလောဆယ်တော့ပတ်သက်ကပုံကြည့်တယ်လို့ရှိမှာပါအဲ့ကြောင့်ပိုက်ဆံရှာတဲ့အချိန်နဲ့နိဗ္ဗာန်ရှာတဲ့အချိန်ဘယ်တင်းပုံများတော့
ရှာတဲ့ပုံများလို့
ဒါဖြင့်နိဗ္ဗာန်နဲ့ပတ်သက်ဘာလို့ပုံလို့ရင်းနဲ့ဆက်တဲ့အချိန်ထွက်နေလဲ
ပတ်သက်ပုံလို့ရင်းနဲ့အချိန်ဆ
က်အဲ့ဒါပါပဲနိဗ္ဗာန်တပည့်တော်တို့အရင်ကထားထည့်တဲ့နိဗ္ဗာန်ဘာလို့မရတယ်လဲဖခင်ဘာလို့မရတယ်လဲဖခင်ဆိုတာအဲ့ဒါအရှိပဲနော်အဲ့ဒါတိကျချင်းချင်းကြီးဒီလမ်းလာကောင်ကြိုက်ပြီးတော့အားမထုတ်တော့မှတိုင်းနိုင်ရင်လုံရင်ဆိုင်ဆိုင်တော်ရင်နေရင်ဆိုင်နဲ့အနေနဲ့နိဗ္ဗာန်ရှာနေလို့မလို့ဘူးလားတိုင်းနိုင်ရင်လုံရင်ဆိုင်နဲ့ဒါအနေနဲ့ရှာနေတဲ့ဆင်းတော့ပိုက်ဆံရှာတဲ့အချိန်နိဗ္ဗာန်ရှာတဲ့အချိန်ဘယ်တင်ပုံများလဲမေးရင
်နိဗ္ဗာန်ရှာတဲ့အချိန်ကဘယ်
လိုနိဗ္ဗာန်ရှာတဲ့အချိန်ပုံများလဲအဲ့လိုကိုသိနေရမှာတော့
မှန်ပါပါဗျာ
တချို့တကကြီးတချို့တကမာတွေကလျှောက်တယ်လေအခုစင်ကမေးတာပေါ့ဗျာမင်းတို့တရားအထုဖြစ်ကြရဲ့လားအဲ့လိုပြီးတော့ရှင်ဘုရားရဲ့ရိုးရိုးတော်ဘုရားကဟောတာတဲ့ပက္ခလွှဲတာလေနိဗ္ဗာန်ရောက်ကြောင်းခရီးထိန်တာလေနိဗ္ဗာန်ရောက်ကြောင်းယောဂီစီဝိုင်းချာနေတာလေနိဗ္ဗာန်ရောက်ကြောင်းအဲ့လိုတွေ့တာဆိုတော့ဒီလိုအဲ့ဒီနိဗ္ဗာန်ရောက်ကြောင်းလေးပဲသွားနေတာလေကဲခရီးထိန်နေတဲ့နိဗ္ဗာန်ရောက်သတိပညာလေးထည့်ပြီးတော့ခရီးထိန်တော့နိဗ္ဗာန်ရောက်ကြောင်းပေါ့ဒါပေမဲ့ခရီးတကယ်ထိန်နေတဲ့အချိန်မှာအချင်းချင်းသတိပညာထည့်ကြရလားမင်းရင်တော့အချင်းကြီးတာများတယ်စကားနဲ့စကားနဲ့ယူတဲ့သဘောနဲ့ပြောရင်လားဟိုတတိပညာကြီးနဲ့သတိကြီးတာသတိထားပြီးတော့အနေနဲ့လုပ်နေဒီမယောင်ကြောင့်ဖြစ်နေတာပဲလို့ပြောတာသတိကလည်းယူရရှိတယ်လေပြောမှုတဲ့အချိန်မှာလည်းခလုံးမကြည့်သူးမကြည့်သတိရဲ့ပြောမှုပဲတရားကမှဟုတ်ဆုံးကြားလိုက်တယ်နော်ခလုံးမကြည့်သူးမကြည့်သတိရဲ့အဟုတ်သည့်သူးသည့်သတိရဲ့သတိကနည်းနည်းရှိတာလေနေပေလေးလည်းကြောက်လို့ရအောင်လုပ်နေတာအဲ့ဒီကိုင်ပြီးတော့တော့သဘောနဲ့ပဲပါပြီးသားပါအဲ့တော့ခရီးလေးချင်းကြီးလေးခရီးဆိုတဲ့ပြည့်နေပြီနဲ့ပဲသိနေပြီပခက်ကျူးလေးဆိုတဲ့ပခက်တက်သားလေးဆိုတဲ့ပခက်အိမ်လေးဆိုတဲ့အညက်ချင်းနဲ့ပဲသိနေဝိပဿနာတတိယဟုတ်ရဲ့လားမဟုတ်ဘူးခုနကနေဗန်ရောက်ရင်ဆိုတာကအဲ့ဒီလိုလက်တွေ့ဘဝဒီမှာလူမှုကိစ္စလူမှုကိစ္စတွေလုံနေရင်းနဲ့ပရမသဘောလေးကဉာဏ်ကြီးတဲ့ဝိပဿနာတတိယလေးရှိမှနေဗန်ရောက်ကြောင်းပြောတာဒါပေမဲ့လို့လေခုနကသူ့တို့တရားရင်ထိုင်ရောက်ဖြစ်တဲ့စင်းနဲ့နေမရောက်တော့ဖြစ်တော့ဖြစ်တာပေါ့လေခလေးလေးကြည့်ပြီးတော့ဟောငယ်တဲ့ဘဝကိုယ့်လက်ကိုယ်စင်းနဲ့ဘာမှမလုပ်နဲ့သူများပြည့်တဲ့နဲ့ဒီရတဲ့ဘဝလေးသာတိဒုက္ခရောက်ကြကောင်းမလားစင်ကြီးတော့နာမည်ကညာသူ့တို့ပြီးတော့မရဘူးလား ရပါတယ်ရှင်ရပါတယ်ခလေးလေးဘုံမှာမေတ္တာစေတနာထားပြီးတော့ဆံမာပါသူဆံနာပါသူမေတ္တာလေးပို့လို့မဆိုရင်သူ့တို့တော့ရတော့ရတာပေါ့နော်နေမရောက်တော့သူ့တို့ဆိုတာကလည်းအဝေးကုသို့ဤကုသို့ရှိသေးတာကိုဒါနာတို့သူလားတို့ဆိုတာကနေမရောက်ကြောင်းအဝေးကုသို့ပဲအနည်းကုသို့ကြတော့ဝိပဿနာကုသိုလ်အမှန်ကတော့ဝိပဿနာဆရာတော်နေနေတော့ဝေးသေးတယ်အနီးကုသိုလ်ကမဲ့တူတူပဲနော်မဲ့ဆိုင်တော့မှနိဗ္ဗာန်ကိုမြင်လာဒါပေမဲ့အဲ့ဒီမဲ့စိတ်ကလေးဆိုတာကလည်းစက္ကန့်လောက်ပဲဖြစ်သွားတာဆိုတော့ဒီမဲ့စိတ်ရှိဖို့တည်းရှိမှာကဘာစိတ်ကြီးရမှာတော့ဝိပဿနာစိတ်ကြီးရှိရမှာဒါကြောင့်နေ့စဉ်ဘဝလူမှုကိစ္စလူမှုကိစ္စတွေလုပ်နေနေလေပညာကိုလည်းပဲတစ်ခါကသိနေနေဝိပဿနာအသိလေးတွေလည်းဝင်အောင်ကြိုးစားရမှာပေါ့ကြိုးစားလို့တော့ရပါတယ်နော်ပညာကိုသိနေတဲ့အခိုက်အတန့်လေးတာပရမတ်ကိုမသိတာပါစိတ်စရာအပြောင်းလဲဉာဏ်နဲ့တဲ့ဒေသဘောမှာတကယ်တရားရှိမှနေတော့ပညာသဘောကြီးတဲ့ဆက်ကသိတဲ့အခါသိမှာပဲဉာဏ်ဉာဏ်ပြီးတော့ဝိပဿနာသဘောကြီးတွေလည်းသိမှာပါပဲခေရိကတော့တရားထုတ်တဲ့ဆက်အကြောင်းကြီးတာခဏခဏကြောက်ကြတာတိုင်းကြီးလည်းဟောနေတာပဲလေဥစဉ်လို့လည်းဟောမှုပါတယ်ဝေဒာလူသူခေရိကမြန်မာလူစနာဘာကြီးခိုင်ပေါ့လေအတူတူဆိုရင်တော့မခိုင်ပေါ့အဲ့ဒါဣမုကတလူမှုကတရေလုံရင်းနဲ့တရားမှတ်တာဘာလို့ရင်းနဲ့နာခံဖြစ်ပါရတယ်လို့ဒဇွန်ရဲ့ကျော်ရင်းနဲ့မဟုတ်ပါဘူးရှင်းပြလို့ရဲ့ကျော်ရင်းပါအဲ့ဒါဦးဇင်းတော့အများကြီးတော့ဒဇွန်ရဲ့ကျော်ရင်းလို့ပဲပြောတာပေါ့စာထဲမှာတော့ဒဇွန်ရဲ့လို့ထည့်ကြတော့မှရှင်းတဲ့ကျော်ရင်းမှာဘာလဲဆိုတော့ထည့်ကြကြမှာပါဘူးနော်ဒဇွန်ရဲ့လို့ဖတ်တာနှောက်လို့လွယ်တာပေါ့အဲ့ဒါကဒဇွန်ရဲ့ဆိုတော့ဒဇွန်ရဲ့မှတူတူလားသိတာပါပဲဒေဥဆိုတဲ့ဒေဥမှန်သိတာပဲဝင်နေတဲ့ရောင်းမှလည်းရောင်းမှမှသိတာပါပဲဒါမှမဟုတ်ပြည့်ညက်ကိုကျော်လုံးပြီးတော့တစ်ခါကလေပရမသဘောလေးလိုလည်းသိအောင်တတိပဏ္ဏနည်းရှုနေတယ်။ဒါတတိပဏ္ဏနည်းတိုင်းရှုနေလို့ရှိရင်ပရမသဘောကလည်းရှုပါများရင်ပေါ်လာတာပါ။အဲ့တော့ဘယ်လိုလဲဒီလိုပထမတော့အမေရိကန်ဖြစ်ဖြစ်ပေါ့လေခုနဒီနောက်ကုန်းကြီးကတော့ဆက်ဆက်နေတာပါဖြစ်ဖြစ်မြင်မှာ နိမ့်တဲ့ဆိုတာရင်နောက်လာမဲ့နိဗ္ဗာန်မြင်မှာအခုပြောနေတယ်နိဗ္ဗာန်မြင်မှာနိမ့်တဲ့ဆိုတာရင်နောက်လာမဲ့ဒုက္ခတရားမြင်မှာနိမ့်တဲ့ဆိုတာရင်ဟောရှိရတယ်လည်းကလုံးဆက်ဆက်နေတာဒီမှာပဲလေဝရိယရှိမှနိမ့်တဲ့ဆိုတာလည်းပဲဆက်ဆက်နေတာပဲဝရိယဝရိယဆိုတာကခုနပြောခဲ့တဲ့ကတော့လောကီနေပဲနဲ့အကျဉ်းစားခုနေပဲတဲ့ပြောတာဝိပဿနာလုပ်ရင်ဝင်နေတဲ့ပုဂ္ဂိုလ်တယောက်တွေ့ကြတော့ဝရိယဆိုတာသွားသေးဖြစ်နေတဲ့ကိလေသာကိုသွားသေးမှပယ်သနိုင်မှာဝရိယရစေဖြစ်တဲ့ကိလေသာကိုရစေမှပယ်သနိုင်မှာဝရိယထိုင်နေဖြစ်နေတဲ့ကိလေသာကိုထိုင်နေတဲ့အခိုက်အတန့်မှာပယ်နိုင်မှာဝရိယလျောင်းနေတဲ့မှာဖြစ်တဲ့ကိလေသာကိုလျောင်းနေတဲ့အခိုက်အတန့်မှာပဲပယ်နိုင်မှာဝရိယသမင်းစားလို့ဖြစ်တဲ့ကိလေသာကိုသမင်းစားလို့ပယ်နိုင်မှာဝရိယရေချိုးရင်းဖြစ်တဲ့ကိလေသာကိုရေချိုးရင်းပယ်နိုင်မှာဝရိယအဲ့ဒါသမင်းစားရင်းရှင်နေတဲ့ကိလေသာတွေကမဖြစ်ဘူးလားကိုကြက်တဲ့ခေစားတော့လောဘရှိနေတာပေါ့ကိုမကြက်တဲ့ခေဘလို့မှမစားရတော့မတည်နေဘူးဆိုရင်လောဘရှိနေတာပေါ့ရေချိုးနေနေလည်းပဲကိုကြောင့်ပဲဒီကြောင့်တွင်းနဲ့လောဘဖြစ်နေမယ်ဆိုရင်ရေချိုးနေလောဘရှိနေတာဖြစ်နေတာပေါ့မကြင်တဲ့စရီတွေးပြီးတော့စိတ်တွေ့နေမယ်ဆိုရင်လည်းလောဘရှိနေဖြစ်နေတာပဲအဲ့ဒီလောဘဒေါသတွေဒုက္ခတဲ့နေ့ကျင်းဖို့ဆိုတာကသတိပဋ္ဌာန်ဝိပဿနာရှုနေမှရတာ။သမင်းစားတဲ့ပုဂ္ဂိုလ်ကသမင်းစားတဲ့အချိန်မှာပဲအချင်းချင်းစိတ်ရှိရလား။ရှိပါ။စိုင်းရင်စားတဲ့ဖက်လို့ပြောတာစိုင်းရင်စားတဲ့ဒီတိုင်းသိတာပေါ့။စိုင်းရင်စားမှဒီတိုင်းသိနေတာပေါ့လို့ပြောတယ်။စားနေလို့စားနေမှမသိပါဘူး။စားနေရတဲ့အာရစရိတိပြိနာယယင်နာယမင်းစိတ်ညစ်တဲ့ရိတိပြီးတော့စိတ်ညစ်ခြင်းစိတ်ညစ်နေတယ်။ရေချိုးရင်းတဲ့ဒီတိုင်းပဲပေါ့။ရေချိုးရင်းချိုးတယ်မှအကျဉ်းပြီးပြောတာပေါ့။ခိုင်ရင်ခက်တဲ့ကြီးတွန်းတော့လည်းတွန်းတယ်။ထောက်ရှားမှုလေးတွေကြည့်တယ်မူလေးတွေအေးမှုသဘောလေးတွေဒီသဘောလေးတွေကိုအရှိတိုင်းရှင်းမှတ်သွားရမှာချွေးချွေးတဲ့မြတ်ကလေးကအပြင်းပြင်းပြောတာနော်ရည်တုံးနေတဲ့အချိန်မှာချွေးချွေးဆိုနေလို့ရပါမှာမရပါဘူးရည်တုံးနေတဲ့ချွေးနေမှာမဟုတ်တာအဲ့မဲ့ရည်ချိုးခြင်းကိစ္စရဲ့အစိမ့်ပိုင်းတစ်ခုတော့ဖြစ်တယ်အဲ့တော့ရည်ချိုးနေနေလေလောင်းနာတွေဖြီးတာတွေပြီးတာတွေအကုန်လုံးရှုမှတ်ပြီးမှသိပြီးသားကကျင်းတာပါဒါဆိုရင်ဝရိယရဲ့ဘောနားနေပြီပေါ့နော်ဘာပဲလို့လို့သိပြီးသားကျင်းနေမှာဝရိယရှိတယ်ခေါ်တာဘယ်ချိန်မှာပြုသီးတာကျင်းအောင်လုပ်နေမှာဘာလို့ပဲလို့ပြုသီးတာကျင်းအောင်လုပ်နေမှာဘယ်နေရာမှာပြုသီးတာကျင်းအောင်လုပ်နေမှာဝရိယလို့ခေါ်တာအခုမကြီးထိုင်ခြေကြီးကလည်းဒီလိုကြောင်းထဲမှာပြုသီးနေကြရင်လည်းသတိပညာဝိပဿနာနဲ့ရှုမှတ်ပေါင်းနေတာဆိုတော့ဝရိယရှိနေတာပေါ့ဝိပဿနာဝရိယရှိနေတာပေါ့ကတုံးရဲ့ကလေးစိတ်နေရာကနေညူသွားတာလမ်းနေရာကနေလွန်သွားတာအများကြီးမောက်ဖို့နေရာကနေနည်းနည်းလေးပဲပြန်တော့တာကိုကြည့်ပြီးတော့အံဝေကဖြစ်ဖြစ်နေတိုင်းပဲ။အော်လောကမှာသိရှိနေတဲ့ຢာကလည်းနောက်ဆုံးကျတော့ညှို့နှွမ်းသွားတာပါပဲလား။ပေါ်မြတ်ကြည့်ဆုံးဖောင်းကားနေတဲ့ຢာကြီးကလည်းပေးကျုံပိန်ပြီးတော့ပေးနေသွားတာပါပဲလား။ဒါတံဝေကဖြစ်ဖြစ်ပေါ့ခုနဖြစ်ပြပြင်းမှာညင်းတဲ့တဲ့ဆန်နဲ့ဆက်ဆက်နေတာပဲနော်။အဲ့ဒီတံဝေကဖြစ်ဖြစ်ကိုကြည့်ပြီးတော့စိတ်ကတွန်းအားရသွားတာပေါ့။အဲ့ဒီတွန်းအားလို့ရဲ့ပဇွန်ရဲ့အစင်းလေးပဲရှိရှိရှိမယ်။ဒါပေမဲ့ကျော်ရဲ့အနှံလေးကိုလည်းရှိရှိရှိမယ်။ဒါမှမဟုတ်သင်္ချာရဲ့ရုပ်နာလေးရှိရှိရှိမယ်။မတရရဲ့ဒီပြင်းပြင်းကြော်နေတဲ့မတရရဲ့မူရလေးကိုရှိရှိရှိမယ်။နာသီဝသတိကပ်ပြီးတော့ဝင်ရထွက်နေတဲ့ကွာသင်္ချာရဲ့ရုပ်နာလေးရှိရှိရှိမယ်။ဘာကိုရှိတယ်အတိအကျကသူမှသိမှာပေါ့။အဲ့ဒါပြင်းပြင်းကြော်ညွန်းနှံတဲ့အကံတွေကဖြစ်ဖြစ်ယူပြီးတော့ခန္ဓာမှာဝိပဿနာဖြစ်ဖြစ်ဆက်ရှိလိုက်တော့ပြင်းပြင်းကြော်ဦးတောင်ဤဘဝကမချရသေးဘူးမကြီးခိုင်ရဟန္တာအဲ sorry အနာဂံဖြစ်သွားရင်ပထမတော့သောတာပန်ဖြစ်ဆက်ပြီးတော့ဝိပဿနာရှိရတော့သောတာပန်ကနေသက္ကရဏတင်းတက်တာတော့ဘူးနော်ငယ်လေးလေးဖိုးလေးလေးတက်တဲ့အတန်းတက်တာတော့မဟုတ်ဘူးသောတာပန်ဖြစ်ဝိပဿနာဆက်ရှိသက္ကရဏဖြစ်ဝိပဿနာဆက်ရှိအနာဂံဖြစ်အနာဂံဖြစ်ပြီးတော့မှသူကငိုကလေးကဘယ်သူမှဝှေ့ချင်တာပါခင်မိုးတဲ့ကခုမကြည့်လို့မဝေးရတာအနာဂတ်ဖြစ်ပြီးတော့အရင်ဒီတိုင်းပုံမှာလုံးဝညီလို့မရတော့ဘူး။ဒါနဲ့ခင်မွန်းတဲ့ကိုအကြောင်းပြုပြတာတော့မှဘေးကဒီမှာပြုပြရတယ်။ဘေးကဒီမှာသူကြီးဆက်အားထုတ်လိုက်တော့ယဟနာဖြစ်သွားတာပါပဲ။အဲ့တော့ဖြစ်ပြဉာဏ်မှသိရတဲ့ဉာဏ်နဲ့တဲ့။ဘာဖြစ်လို့လဲဆိုရင်ဖြစ်ပြနေတဲ့ဉာဏ်လေးအားကောင်းတော့မှမဖြစ်မဖြစ်တော့တဲ့နိဗ္ဗာန်ကိုမြင်နိုင်လို့ပတ္တတော်အမတ္တဗရနဲ့ဆက်သွားတာပေါ့နော်။ဖြစ်ပြမြင်တော့နိဗ္ဗာန်ကိုမမြင်သေးဘူးပဲထားပါအောင်သောလောကမှာသူကသိချမ်းတာလေမိတ္တေတရားကိုချိန်ရတာတဏှာကြီးဆောင်ရတာနဲ့ဂါမဏိဆောင်ရတာဘယ်ဟာသိချမ်းတာလို့ဂါမဏိပဲဆောင်ရတာသိချမ်းတာတဏှာကြီးဆိုတာကြိုက်ကြလို့ပြင်းပြေးရုံလို့မသာဘူးဗလာနိုင်တဲ့ပုဂ္ဂိုလ်ကိုစိတ်ပြီးသူဒေါသတွေတောင်ဆက်ပြီးဒီအော်ဂါမဏိကြီးပဲဆောင်တာတော့ခဏလေးဆောင်မှာဆိုတော့ရရရရပြန်ပြန်လို့ဂါမဏိမြတ်ကဘောဆယ်နှစ်ရပါတယ်နဲ့ကိုယ်အချင်းအောင်ပူပေးလိုက်ပြီ နာမနဲ့ဆောင်ရတယ်ဓမ္မနဲ့ဆောင်ရတယ်ဘယ်ဟာဘုံသိချမ်းသာတယ်ဓမ္မနဲ့ဆောင်ရတယ်သိချမ်းသာတယ်ဓမ္မနဲ့ဆောင်ရတယ်သစ္စကံဆောင်ရတယ်သစ္စကံဆောင်ရတာဘုံသိချမ်းသာတယ်ကိုရှင်းတန်ရရတာသစ္စကံလေးပဲဆိုတဲ့အသိလေးရှိနေတဲ့ဆိုရင်ဘလို့သိချမ်းသာကြအောင်လေမနေ့ကဟာရီနဲ့တွေ့ပြီးမနေ့ချန်နီနဲ့တွေ့ပြီးနောက်လာပြီးနောက်နေ့ဒီတမျောတော်ကြီးတွေ့ပြီးတော့နေတော့ဘဝမှာရှင်းပန်းရတာဤဝိဇ္ဇာကြီးပြန်မှန်းလိုက်တာမနေ့ကံပါလို့အောင်နဲ့နောက်လာကြတော့လည်းဘာရီလို့အောင်နဲ့နောက်နေ့ကြတော့လည်းဘာရီလို့အောင်နဲ့ဩယဟန်နာမဖြစ်တဲ့တန်မြာကြီးကလည်းတော့အောင်ဘယ်ဘဝသွားမှလည်းမသိပါဘူးအိုရအောင်မင်းနာရအောင်မင်းသိရအောင်မင်းနဲ့တမျောတော်ကြီးတွေ့လိုက်တော့စိတ်မပင်ပါဘူးလားလုံးဝမတွေ့ရောက်ပြီးတော့မဆူတော့ဘူးနော်တွေ့တဲ့နောက်တော့သိရမှာပဲအော်ငါတက္ကသိုလ်အခုဆိုရင်တစ်နှစ်ရှိပြီ40ရှိပြီ50ရှိပြီ80ရှိပြီလေတွေ့လိုက်တဲ့ခါကျတော့ညီဝင်ကြရင်လူဖြစ်တယ်တကယ်တော့ကိုယ်သက်ရှင်နေရတာက80ပေါင်းရှင်ရတာလားတစ်စက္ကန့်ချင်းရှင်ရတာလားတစ်စက္ကန့်ချင်းတစ်စက္ကန့်ချင်းအသက်ရှင်တာတွေများလာလို့ပေါင်းလိုက်တော့မှလား80ဆိုပြီးပြောရတာဒါလည်းတစ်ချိန်တည်းပေါင်းလို့ရရလားမရဘူးတော့ချက်နိုင်ရတဲ့အရာကိုမှန်းမိတဲ့ကောင်းတယ်လောလောဆယ်ကတော့80ကတခါတည်းတစ်တိုင်းနဲ့မရှိပါဘူး80ရဲ့ဘုံကြီးရှင်နဲ့ဘယင်းကြီးတွေ့နေတာတွေတော့ရှိတယ်ရှိနေပေါ့။သွားရပါလိမ့်ကျိုးနေတာတွေခါရပါလိမ့်ကျိုးနေတာတွေရှိနေတယ်။ဒါမဲ့လို့သက်ကိန်းရင်အသက်ရှင်နေရတာဖြစ်ချက်ကိုမြင်တဲ့ပုဂ္ဂိုလ်ကြတော့ကိုယ်အသက်ရှင်နေတာတစ်စက္ကန့်ချင်းပဲ။တစ်စက္ကန့်ချင်းပဲဆိုတာလေဉာဏ်ထဲမှာချင်းချမ်းနေတော့စိတ်ရစရာလိုသေးလား။ဘလို့သဘောပေါက်ပါတယ်နော်။ကြည့်ကြရင်မြင်နေသည်လောလောဆယ်မှာလည်းစိတ်ချမ်းသာပါတယ်ဒီညာနေအာကောင်းတဲ့နိဗ္ဗာန်လည်းမြင်မှာပေါ့ခုနကြည့်ကြကိုမြင်နေရင်ဆိုတော့ဥဒိယပြညာနေတယ်ဉာဏ်ဉာဏ်မှာလားဖျက်ရတယ်မြင်ရတာပေါ့လေဥဒိယပြကြည့်ကြကိုအောင်းတဲ့ပြီးကြပြီနဲ့အပြည့်ကြီးတဲ့ဉာဏ်ဉာဏ်ကြီးတို့ကြောက်တဲ့ဉာဏ်ကြီးတို့အပြည့်ဉာဏ်ဉာဏ်ကြီးတို့လုံမြောက်ခြင်းတဲ့ဉာဏ်ကြီးတို့အဲ့ဒီဉာဏ်တွေအကုန်လုံးပါပါတယ်နောက်ဆုံးသင်္ခါရုပ္ပခဏ်ဉာဏ်အစစ်ထီတောင်ပါပါတယ်သင်္ခါရုပ္ပခဏ်ဉာဏ်ဆိုတာကဘာလို့ပြောတာလဲ
သင်္ခါရတရားကို
ဝိပဿနာလည်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေနဲ့ဒိဗ္ဗံကိုမမြင်နိုင်သေးရင်ဒီပါသင်္ခါရုပ္ပခဏ်ဉာဏ်လေးရတဲ့ဆိုရင်ကိုသူချေချိုးထမ်းပြီးလို့ပြောမှလို့ဖြစ်နေတယ်သင်္ခါရုပ္ပခဏ်ဆိုသင်္ခါရဆိုသင်္ခါရဥပ္ပခါရဥပ္ပခါပေါ့သင်္ခါရနဲ့ဥပ္ပခါနဲ့ပေါင်းတာသင်္ခါရုပ္ပခါဖြစ်သွားတာဘယ်အယူကြောင့်မှဖြစ်ခြင်းလည်းမဖြစ်မုန်းခြင်းလည်းမဖြစ်သိတိကံနဲ့ပြီးတော့တဲ့ဉာဏ်ကိုသင်္ခါရုပ္ပခဏ်ဉာဏ်ဥပ္ပခါဆိုတာကကိုယ်ဘယ်မှာစိုက်ပါဘူးဒီလိုရှိထားလိုက်တော့မင်းနဲ့မကြည့်တော့ဘာလို့ပြောရမှာမလဲဥပ္ပါဒာအလေအလတ်မှာပြည့်ပြည့်တတ်တာကြီးအိခါကရှုမြင်တာဖြစ်စရာတို့လည်းမမြင်ဘူးမုန်းစရာတို့လည်းမမြင်ဘူးဖြစ်နေရဖြစ်နေတဲ့အတိုင်းပဲဖြစ်စရာတို့လည်းနှလုံးမုန်းစရာတို့လည်းနှလုံးမသွင်းနိုင်ဘူးအစရေတို့မြင်နေတယ်လေဉာဏ်ပြန်မလို့မြင်လိုက်တာပဲပေါ့ဘာမှမဆန်းတော့ဘူးဉာဏ်ပြကိုဉာဏ်ပြလို့ပဲသိရင်လောဘဆန်းတော့ရောက်ပါမလားမရောက်တော့ဒေါသဆန်းတော့မရောက်တော့ဘူးဒါကြောင့်ဒီစောရှင်နေရီဆရာတော်ကြီးကသင်္ခါရုပ္ပခဏ်ဉာဏ်ကိုဂုံပြုထားတယ်ကြောင်းကြပြီး၍ကြောင်းကြပြီး၍ကြောင်းကြပြီး၍နေသာထိုင်သာရှိသောဉာဏ်ကြောင်းကြတယ်ဆိုတာလောဘမရှိတာပြောတာပါကြောင်းကြတယ်ဆိုတာဒေါသမရှိတာပြောတာအဲ့တော့သင်္ခါရုပ္ပခဏ်ဉာဏ်လေးလည်းပဲတစ်သက်လုံးနေသွားတယ်ဆိုရင်ကိုတော့အဖို့တန်နေတာပါဒါပေမဲ့ယဉ်တဲ့ဆိုတော့မဖြစ်ဘူးမဉဏ်ဖွဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဉ္ဒီကရတော်လေးကအစတိုင်းပဲသူတို့ခေါ်သွားတာပါပဲ။မြတ်စွာဘုရားခေါ်ထားတာကတော့ကုသဇ္ဇတိသစ္စာပေါ့လေ။ဒါပေမဲ့ကျင့်စရာကိုကြည့်လိုက်မယ်ဆိုရင်သီလ၊သမာဓိ၊ပညာ၊ဝိရိယ၊သိပ္ပယ၊နိဗ္ဗာန်။နောက်တစ်ခုကလောကုတ္တရာဘုရား။ဆက်ဆက်ဆက်ဆက်ပြတ်သွားတာနော်။အဲ့ဒါခုနကမေးကြတာကနိဗ္ဗာန်ကိုနိဗ္ဗာန်နဲ့ပတ်သက်ဘယ်ဟာကိုပို့ပြီးတော့လိုချင်တယ်လဲ။သစ္စာကိုပို့လိုချင်တယ်။အဲ့ဒါကြတော့မသိဘူးပေါ့နော်။ဘာအတွက်လုပ်နေတာပုံများတယ်ဆိုရင်နော်အဲ့ဆန်တဲ့ပူလို့နေတာများတယ်နိဗ္ဗာန်ဘာမှမရှိဘူးဆိုတဲ့အစိုးရရှိတော့သိမလို့ရှင်ရဘူးလေနင်းနေကြကြအိတ်တော်နေတဲ့လူတယောက်ကိုတင်းတုပ်လို့ပြီးတော့ထားထားထားဒီမှာမင်းကြက်ကြက်ခောက်ဆွဲတော့စားဆိုတော့အိတ်တော်နေတဲ့ဒီမှာဝမ်းသာမလားစိတ်ဆိုးမလားနှိုးချိန်မတန်တယ်ဘူးနှိုးချိန်မတန်တယ်ဘူးတော်ရက်ပြအိတ်ကောင်းလို့ရှိသေးတယ်ညှိုးလိုက်တော့စိတ်ဆိုးတယ်အိတ်တော်နေတဲ့အိမ်မှာဘာမှခံစားရတာလည်းမဟုတ်ဘူးခေါဆွဲကြတာစားလိုက်လို့ရှိရင်ခံစားရတယ်ခံစားရတဲ့ခေါဆွဲကြုံမမမောပဲနဲ့ဘာမှမခံစားပဲဘာမှလည်းမသိပဲနဲ့အိတ်နေတဲ့အိတ်ရတဲ့အရသာလေးကိုမမောတယ်ဒါကိုကြည့်လိုက်ချင်ချင်ခံစားရတဲ့ခံစားရတဲ့မခံစားရတဲ့ခံစားတာအပူကြီးကောင်းနေတာမသိနိုင်ဘူးလားအိတ်ရကလှလာဦးအိတ်လိုကောင်းနေတာအိတ်လိုကောင်းနေတာနဲ့ပြောတယ်အိတ်တွေကဘာသာပြီးတော့ ဘာမှမသိဘူးနော်ဘာမှမသိဘူးလေအဲ့ဒီဘာမှမသိပဲဘာမှမသိဘူးဆိုတာတကယ်ကြီးပဲနော်ဘာမှမရှိတယ်လို့ဖြစ်နေတာပေါ့တကယ်တော့ရှိတာပေါ့လေဘုံဝင်စိတ်ကြီးဖြစ်နေတယ်အဲ့ဒီဘုံဝင်စိတ်ကလည်းကံကမ္မနိမိတ်ခတိနိမိတ်တခုခုကိုအာရုံပြုနေတယ်နိုးနေတဲ့အချိန်မှာဖြစ်တဲ့အသိစိတ်ကမမှန်းပြီးတော့လို့ဒါအဲ့ဒီအချိန်မှာဖြစ်နေတဲ့ဘုံဝင်စိတ်ကိုမသိစိတ်မသိစိတ်နဲ့ပြောကြတာနော်တကယ်ဘာမှမသိတာတော့မဟုတ်ပါဘူးဇောစိတ်အနေနဲ့နိုးနေတဲ့လူယောက်ကပြန်မှန်းမိလောက်အောင်လားမသိတာအိပ်ပျော်နေတဲ့အချိန်မှာလည်းအိပ်နေတဲ့စိတ်ကလေးကအာယုံစုကိုပြီးနေတာပဲ။ဒါအာယုံနဲ့ဆိုရင်တော့အရင်ကကသေတုန်းကသုတိစိတ်ကြတုန်းကယူခဲ့တဲ့အာယုံလေးကိုပြီးနေတာပါ။ဒါပေမဲ့နိုးရတဲ့အချိန်ကမှန်းမိရဲ့လား
။
မမှန်းမိဘူးနော်။လက်မငါပေါက်နေတဲ့လူတရားအနာလေးရောက်သွားတဲ့ခါကျတော့ဆင်းရဲလာချမ်းသာလား
။
ချမ်းသာပါ။ချမ်းသာတယ်။အဲ့ဒီအနာကျတဲ့လက်နေရာလေးမှာဗာညာရှိတယ
်
အနာကျတော့ဗာညာရှိတာလက်အမာရွတ်တော့ရောနော်အနာရှိသေးရဲ့လားရှိပါပါအနာမရှိဘူးအနာမရှိတော့ဆင်းရဲလို့ရှိရဲ့လားရ
ှိပါ
အနာလည်းမရှိတော့နောက်ထပ်တစ်ခါတစ်ခုခုအတိတ်တစ်ခုရှိလာတာလည်းမဟုတ်ဘူးမရှိခြင်းရဲ့ချမ်းသာကိုသဘောပေါက်အောင်ပြောကြတာပါအနာရွတ်သွားနေတာမရှိခြင်းချမ်းသာသဘောမပေါက်ခဲ့နေလို့မယ်နော်အဲ့ဒါလည်းရရှိတယ်ဆိုရင်ဒီလိုပဲပေါ့အရဟန္တာရှင်တွေရေဒီဖိနိဗ္ဗာန်ဆန်းသွားယုတ်ကလကတော့မပြောင်းခဲ့ဘူးလားအဲ့ဒါလည်းယုတ်ပဲပေါ့နော်ငါကြီးကြီးတော့ရှိပြီးတော့ပြောရတာလေထောင်ကတက်လာတဲ့လူတွေကသူ့အောင်ငင်းမှာထောင်ကြီးရရှိလား
ရှိပါ
ဘူးတခြားကတခုခုရှိလားတော့ရှိပါဘူးအမရှိမလားတော့ဒါပေမဲ့ထောင်ထဲမှာနေရတဲ့ဆင်းရဲဒုက္ခတွေအကျက်တဲတွေတွတ်သွားတဲ့ဆမ်းမာတွေတော့မရှိဘူးလ
ား
ရှိပါတယ်ရှိတယ်မရှိခြင်းရဲ့ဆမ်းသာအေးပြောနေတဲ့ပုဂ္ဂိုလ်ဘာမှမရှိဘာမှမသိနေမဲ့ချမ်းသာတယ်အနာကျတဲ့ပုဂ္ဂိုလ်အခြားကျတဲ့ပုဂ္ဂိုလ်ခြားတာကျတဲ့ရှင်နဲ့သုံးသပ်ခြင်းနဲ့ပေါ့ဘာတစ်ခုရှိတာတော့တခြားတစ်ခုမြင်တာနားတဲ့ရက်စနစ်မြင်ရတဲ့အရာတစ်ခုတော့ရှိမလားဒါမဲ့အခြားပြောက်သွားတဲ့အခြားကြီးမြင်ရတဲ့ချမ်းသာကျတဲ့ရှိမနေဘူးလား ရှိနေတယ်ဒီတော်လေးညာနေလို့ရှိရင်တော့ကယူမှာသိဉ္ဇဉ်ပြန်မရှိဘူးကိုအနာရီပါရီပေါက်တဲ့ခါကျတော့ဆိုတော့ပဇံမှာအနာပေါက်တဲ့ဆိုရင်ဟိုဒီအနာကျောက်ဆိုင်တော့သိချမ်းသာပြီပြောကြတာလေကြောက်တော့တဲ့ခါကျတော့ပြန်မှတ်မိတော့ဘူးတခြားသိဉ္ဇဉ်ပြန်တွေ့ပြီးတော့သိဉ္ဇဉ်နေကြတာသိဉ္ဇဉ်ပြန်တဲ့ဆိုရင်ပဇံခဏခဏအနာပေါက်ပုတ်တဲ့လူကလည်းဟိုလောလောဆယ်အနာမပေါက်ပဲအနာကျောက်နေတာသူကချမ်းသာလာပါဘူးလောလောဆယ်အချိန်တိုင်းချိန်တိုင်းဒီတွေရောချားနေကြရလားချားရမယ့်ဒုက္ခလေးချားနေလို့တော့ချားပြတယ်တော်တော်စိတ်ချမ်းသာမှာပဲလို့ထင်တယ်အချားပြတယ်လေတခြားသိသိရတဲ့တွေ့ပြီးတော့သိညစ်နေကြတယ်မှမှတော့တော့ချမ်းမရှိတာကဘယ်တော့ချမ်းသာတယ်ဆိုပြီးတော့တွေးဖို့မကောင်းဘူးလားမရှိတာတွေတွေ့ရမှာနော်လက်ရှိသေးသေးဆိုတာမရှိတာတွေမရှိတာတွေကလည်းမချမ်းသာဘူးလားအခုတော့လည်းချမ်းမနေလို့ပြန်ချားခြင်းဆိုတာမရှိဘူးပေါ့အဲ့ဒီမရှိတာကချမ်းသာနေတာအိပ်ပျော်နေတဲ့လူရဲ့ဥပမာအနာပေါက်တဲ့လူပြောက်သွားတာရဲ့ဥပမာထောင်ကလေလွတ်လာတဲ့လူပြောက်ရဲ့ဥပမာလိုကြည့်ရခြင်းရုပ်တရားဉာဏ်ထဲမရှိတာဟာဘယ်လောက်ချမ်းသာလဲဆိုတာမှန်းသပြီးတော့သိနိုင်ပါလေ။ဒါကြောင့်ဆိုလိုက်ပါနိဗ္ဗာန်ပြီးရင
်
တရားတင
်
တရားတင်သိရှင်ဉာဏ်ပြီလေးပါးပြည့်ရည်ရည်ရည်ဆက်ရှင်ရည်ရည်ပြီဘုရားရှင်တရားမြင်နေတာတော့အရိယပုဂ္ဂိုလ်တွေထိုင်နေနေနိုင်ဘူးအရိယပုဂ္ဂိုလ်တောင်မှဖလားသမားကဝန်ဆန်းနေတဲ့ခိုက်တန်တာလေနိဗ္ဗာန်ကိုထိုင်ရင်မြင်နိုင်တာပါရိုးရိုးအလိုတော်နေတဲ့အချိန်မှာတော့ဖလားသမားကဝန်ဆန်းနေတဲ့ပုံမှန်အလိုတော်နေတဲ့အချိန်မှာတော့ဖလားကိုယ်သိနေအာယုပြည့်ခဲ့တဲ့နိဗ္ဗာန်ကိုမှန်းပြီးတော့ပဲပြန်သိနိုင်တာပါအဲမဲ့လို့ပြောရင်ဒီဘုရားဆိုတော့ကုသဉ္စတယောက်ဖြစ်တော့ပို့ပြီးတော့သိတာပေါ့။သုဘဝါနာတို့ကိုရှင်သူကြီးကိုကိုဝင်ဆောင်ရမြှောက်ရတဲ့ဒုက္ခတွေခံစားရစဉ်တုန်းကနိဗ္ဗာန်ရဲ့ခုံကိုသိမြင်ခဲ့တယ်လေ။ဘယ်လိုသိမြင်တော့နိဗ္ဗာန်မှာငါအခုခံစားနေရတဲ့ကိုဝင်ဆောင်ရတဲ့ဒုက္ခမြှောက်ရတဲ့ဒုက္ခမရှိဘူး။ငါအခုလောလောဆယ်ခံစားနေရတဲ့ကိုဝင်ဆောင်ရတဲ့ဒုက္ခမြှောက်ရတဲ့ဒုက္ခမရှိတဲ့နိဗ္ဗာန်ဟာချမ်းသာလာပါပြီဆိုတာမင်းရဲ့မြင်တဲ့နိဗ္ဗာန်ကိုတကယ်ကြည့်ခဲ့ပြီးပြီနဲ့နိဗ္ဗာန်ကိုအလို့သဘောပြန်ဆန်းထားတဲ့အခါကျတော့လက်တွေ့ဘဝထဲကဒုက္ခနဲ့ရှင်ပြီးတော့ပဲဆန်းထားပါလေ။ကုသိုလ်တွေနဲ့ဉာဏ်ရည်ပြီးတော့ရှင်းလို့မရဘူးလား
။
ရှားတယ်။ကိုယ်ပေါ်မှာအစဉ်မပြေမှုရဲ့ကြောင့်ဒီလိုအစဉ်မပြေမှုမျိုးမရှိတဲ့နေရာဟာနိဗ္ဗာန်ပဲချမ်းသာပြီးသွား။ခေါင်းကိုက်ကလေးဖြစ်လို့ချင်းလေနိဗ္ဗာန်မှာရုပ်နဲ့မရှိတော့ခေါင်းလည်းမကိုက်တော့ဘူး။ခေါင်းကိုက်ခြင်းမရှိတဲ့ခေါင်းကိုက်ဆရာရုပ်နဲ့မရှိတဲ့နိဗ္ဗာန်ဟာချမ်းသာလာပါပြီသွား။ ငါကျွေးတယ်များကျွေးတော့ကောင်းမှုတွေဟာအဲ့ဒီနေပါရဲ့ဆောင်းမှာဖြစ်ပါသလိုအကြမ်းလို့မရဘူးလားရပါတယ်ကုသိုလ်ကောင်းမှုတွေလည်းနေပါရဲ့ဆောင်းမှာဖြစ်ပါသလိုအာရုံပြည့်လို့ရှိရင်နေပါကိုပြီးပြီးတော့ဆက်ရှင်နေတာပဲပေါ့မဲ့ဖို့ရမှာဒါနေပါသိရင်တရားနဲ့ဆက်ရှင်နေမဲ့သိရင်ကိုမမြင့်မြတ်တဲ့ပါနေဦးမယ်နော်ကိုကျောင်းရဲ့ဒုက္ခလေးနဲ့ရှင်းပြီးတော့နေပါကိုအာရုံပြုပါကုသိုလ်ကောင်းမှုပြုတိုင်းလည်းနေပါကိုရည်မှန်းပါနောက်ဆုံးမှတစ်ခုကတော့လောကဇွန်တရားမြတ်ကိုမသိပဲနှစ်တရားအသက်ရှင်ရခြင်းဖြင့်လောကဇွန်တရားမြတ်ကိုသိပြီးတော့တရားတာအသက်ရှင်ရခြင်းကအစပေါင်းများစွာပူပြီးမြင့်မြတ်ပါလေ။လောကဇွန်ဆိုတာလောကုတ္တရာကိုပြောတာပါလေ။ပါဠိနဲ့ပြောပြောမြင်တာလောကုတ္တရာတရားမသိပဲအသက်ရှင်ရတဲ့လောကုတ္တရာတရားသိပြီးအသက်ရှင်ရတာကပူပြီးမြင့်မြတ်တယ်ပေါ့။လောကုတ္တရာတရားကိုပါမဲ့လေးပါးကိုလေးပါးနိဗ္ဗာန်ခုနနေဗံကိုမြင်နေတဲ့ကြောလန်ရဲ့ဘာသာတရားလည်းပါပြရပါသူမြင်နေတဲ့ဟောရမလို့ဂါထာကထက်နေတယ်လို့ဖြစ်နေတာမထအောင်လို့ဆိုတော့ခုနကတည်းကနေဗံကိုမြင်ပြီးအသက်ရှင်တာဒီကတည်းကတော့နေဉ္ဇဉ်ဖူးရင်ရပြီးတော့အသက်ရှင်တာဘက်ဖို့ဆိုတဲ့ဒုက္ခတတဲ့ရပြီးတော့အသက်ရှင်တာဟာမြင့်မြတ်ပါလေအရိယသုတ်ကို၄မျိုးရှိတဲ့သောတာပန်သက္ကရာကံအနာကံယဟန္တာအချို့ကမြင်လို့ရှိတဲ့သောတာပန်သက္ကရာကံအနာကံယဟန္တာဆိုတာဘာလို့လဲသောတာပန်ဆိုတာနိဗ္ဗာန်ကိုပထမဆုံးမြင်တဲ့ပုဂ္ဂိုလ်ပါပဲသောတာဆိုတာမဲ့ကြီးမဲ့တည်းတို့ရည်မြင်မှာအပ္ပန္နသပ္ပန္နဆိုတာရောက်သွားတာနိဗ္ဗာန်ကိုမြင်တဲ့လက်ကြီးချင်းပါတိကမဲ့ကြီးရင်ထဲမှာရောက်သွားတဲ့ပုဂ္ဂိုလ်ကိုသောတာပန်လို့ခေါ်တာဒါလည်းပြောဆိုမယ်ဆိုတာနိဗ္ဗာန်ကိုပထမဆုံးမြင်တဲ့ပုဂ္ဂိုလ်ကသောတာပန်ကိလေသာပယ်တဲ့ကိလေသာတွေကိုပယ်ပြီးတော့နိဗ္ဗာန်ကိုမြင်တဲ့ပုဂ္ဂိုလ်ကသောတာပန်သက္ကရကံဆိုတာတက္ကရာခြေကံကလာတာလူပုံနဲ့ကိုယ်တည်းကမှသုတိပုံကိုတစ်ချိန်ပဲပြန်လာတဲ့ပုဂ္ဂိုလ်ကိုအခါရကံအနာကံဆိုတာဒီလူပြည်နဲ့ပြည်ကိုဘရောမှပြန်မလာတော့မယ့်ပုဂ္ဂိုလ်ကိုအနာကံသူကလည်းပဲကာမရာဂနဲ့ဒေါသကိုအမြင့်တက်ပယ်တာပေါ့ခုနသောတာပန်ကတော့ဒိဋ္ဌိနဲ့ဝိသိကိစ္စကိုအမြင့်တက်ပယ်တယ်အသိဉာဏ်နဲ့ရိုးရိုးပယ်တာကိုအမြင့်တက်ပယ်ပယ်တာယဟန္တာကျတော့မာနဥဒ္ဒစ္စအဝိဇ္ဇာကိလေသာတွေအကုန်လုံးကိုလည်းပယ်တယ်နိဗ္ဗာန်ကိုလည်းအတိတိုင်းမြင်သွားပါလိမ့်ယဟန္တာဆိုတာကိလေသာအလုံးကုန်သွားတဲ့ပုဂ္ဂိုလ်လို့ဆိုလိုတာနော်အဲဒီလိုသောတာပန်သာဂရကံနာဂံယဟန္တာဖြစ်မယ်ဆိုရင်တော့အဲဒီလိုအရိယပုဂ္ဂိုလ်ဖြစ်တဲ့ဘဝမှာသက်ရှင်နေထိုင်ရတာဟာတရက်တည်းရဲ့မြင့်မြတ်ပါလိမ့်ဒါလို့ဒီကအရိယမဖြစ်သေးဘူးလို့လည်းအရိယဖြစ်ကြောင်းဖြစ်နေကိုရှင်းနေတယ်ဆိုရင်တရက်တည်းရဲ့မြင့်မြတ်ပါလိမ့်အဲ့ဒါဆိုလိုက်ပါတော့ဘုဒ္ဓရာသိရင်သောတုတ္တရာသိရင်သိရင်သိရင်သိရင်ဘုဒ္ဓရာဆက်စပြုံးမှာလောကကလောကဥဒ္ဒရာဆိုတာလည်းလုံးနာလောကတည်းပျော်လွန်သွားတာဆိုလောကုတ္တရာလို့ခေါ်တာအဲ့ဒီသက္ကလုံလေးကိုခံစားပြီးကြည့်နေတဲ့လူဆိုတာလက်ရှိအချိန်မှာရက်တံမရဘူးလက်ရှိအချိန်ထက်ကျော်လွန်အောင်အမြဲကြိုးစားနေရတယ်အရှင်ဘာဂုလာဟာအနာရောဂါကျင်းပါတယ်။ရုပ်ဝိပယအနာရောဂါကျင်းနေတဲ့ခြေနဲ့မနေပဲနဲ့စိတ်ပိုင်းဆိုင်ရာအနာရောဂါဖြစ်တဲ့ခိလိတာတွေပါကျင်းအောင်ကျူစာအားထုတ်ခဲ့တယ်။အဲဒီလိုကျူစာအားထုတ်ခဲ့တဲ့အတွက်ဒုက္ခခတ်သိမ်းထုတ်ရင်းပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားပါတယ်။ကိုယ်လက်ရှိဖြစ်တဲ့မြင့်မြတ်အောင်တာလုံးအောင်ကျော်လွန်အမြဲတမ်းကျူစာအားထုတ်နေရပါမယ်။သီလ၊သမာဓိ၊ပညာ၊ဝိရိယဖြစ်တဲ့မြင့်တဲ့ဉာဏ်နိဗ္ဗာန်လောကုတ္တရာတရားမလီပါဘူးမဉ္ဇဉ်ဘူးဉ္ဇဉ်ပေါ့အဲ့ဒီတရားတွေနဲ့ပြည့်စုံမယ်ဆိုရင်မပြည့်စုံမဲ့တရားအသက်ရှင်ရတဲ့ပြည့်စုံပြီးတရားအသက်ရှင်ရတာပုံပြီးမြင့်မြတ်ပါတယ်တရားနာမိတ်တဲ့အားလို့သူပြောခဲ့တဲ့ဘဝနည်းနည်းခုနှစ်နည်းနဲ့နေထိုင်နိုင်ရတဲ့အတွက်တရားဆိုတရားမြင့်မြတ်အောင်နေထိုင်နိုင်ရပါသည်လို့သုမုံကောင်းတောင်းရင်းနဲ့ကုသိုလ်ရဲ့တရားနည်းတရားကိုဒီမှာပဲဤကုန်ချုပ်ပါတော့မယ်